ီနေ့5ရက်10လ2008ခုကဘာကြီးဓမ္မစကြာသင်္ဍန်တရားတော်များမနေ့ကတော့ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဒုက္ခစီရင်ထုတ်ပြတဲ့အထဲမှာဥပါဒနဲ့ခန္ဓာဒုက္ခကောင်းကျိုးလို့ခေါ်တဲ့အကြီးအကျယ်ဆုံးဒုက္ခဥပါဒနဲ့ခန္ဓာဒါလေးကိုစပြောခဲ့ပါဥပါဒနဲ့ခန္ဓာစိတ်ထင်မှာစိတ်ထင်မှာတွဲထင်နေတဲ့ပုံလေးအကောင်အဒီနေ့အဲ့ဒါကိုဆက်ပြောမှာဒီတော့ဒီဥပါဒနဲ့ခန္ဓာအကြောင်းဟာတော်တော်အရေးကြီးပါတယ်မိမိတို့ဒုက္ခအကြီးကျယ်ရောက်နေခြင်းဟာဒီဥပါဒနဲ့ခန္ဓာအကြောင်းလာတယ်အကြီးကျယ်ဒုက္ခရောက်ဥပါဒနဲ့ခန္ဓာမိမိတို့ရင်ထဲမှာရှိနေသည်မြမိမိတို့စိတ်ထင်မှာဆွဲထင်နေသည်မြဒုက္ခအကြီးကျယ်ရောက်နေတယ်ဒါတော်တော်ကြီးကိုအရေးကြီးပါတယ်ဒီတော့ဒါပြောင်းပြန်ပြန်လဲကြည့်လိုက်ရင်ဥပါဒနဲ့ခန္ဓာမရှိတော့ဘူးဆိုရင်ဒုက္ခတစ္ဆာလည်းပဲမရှိတော့ဘူးဆိုတဲ့သဘောပြဒုက္ခငြိမ်းနေဆိုတဲ့သဘောပြအကြီးကျယ်ဆုံးဒုက္ခကြီးမရှိတော့ဘူးဆိုရင်ဒုက္ခငြိမ်းသွားပြီဆိုတဲ့သဘောပြပါလေဥပါဒနဲ့ခန္ဓာဟာစိတ်ထင်မှာတွဲထင်တဲ့ပုံရိပ်စိတ်ထင်မှာတွဲထင်တဲ့ပုံရိပ်ကလည်းပဲလူနဲ့ပတ်သက်လို့ပြောစရာတွေကတော်တော်များများဖြစ်တယ်တော်တော်များများဖြစ်နေတော့အခုဒါလေးမပြောခင်အရေးကြီးရနေပြီးတော့အကောင်ဖြစ်ပြီးနှိမ့်ဆက်မှုကိုခံရတဲ့အကြောင်းဘယ်မှာဖြစ်တာများလဲဆိုရင်အတိညာမရှိတဲ့တိရိစ္ဆာန်တွေမှာဖြစ်နေတာအတိညာမရှိတဲ့တိရိစ္ဆာန်တွေအဲဒီတိရိစ္ဆာန်တွေမှာသူတို့ကမသိတဲ့အခါကျတော့သူတို့ရိတ်ကသူတို့ကိုပြန်ချောက်သူတို့ရိတ်ကိုသူတို့ပြန်ကြောက်ပြီးတော့ဒုက္ခကြီးကျယ်ရောက်တယ်အတွေ့အကြုံဘိုးတော်ကတော့ပထမမှာအရင်ကနေအကောင်ဆင်းလို့ရှင်းသိသိရတဲ့အကြောင်းပြောတယ်ဒါတော့ဇဏ္ဏပုံမူအနေနဲ့သဘောပါ။ဒါလည်းကြားမှုတဲ့ပုံစံတွေရှိရမယ်။ရှင်နေရရေရင်းပြက်ထဲသွားကြည့်ပြီးအထဲမှာရေရင်းထဲမှာသူ့ရိတ်လည်းတွေ့ရော။လည်းရှင်နေတကောင်လို့ထင်။ထင်တော့သူကဟိမ့်လိုက်။ဟိမ့်တော့အထဲရလည်းပဲပါဇက်ရေးထားပြီးပြန်ဟိမ့်ရေရင်းထဲဆိုတော့ပဲ့တင်တန်အနေနဲ့ပြန်တက်လာတော့သူ့သူ့တန်ရင်တော့သူကမထင်ဘူး။အမှန်တကယ်ကသူ့တန်သူ့ရိတ်ကနေပြန်တက်လာ။နောက်ဆုံးဒေါသထွက်လို့မကထွက်တဲ့အခါကျတော့ရေရင်းထဲခေါင်းအုပ်လိုက်တဲ့အခါယေတုနဲ့ရှင်လေးကိုခေါင်းအုပ်လိုက်တော့ခြေနစ်ပြီးသေးရတယ်ဆိုတဲ့ဒါအရေးကိုအကောင်ဖြင့်လို့သေးရတယ်ဆိုတဲ့ဥပမာပေါ့အဲဒီလိုပဲမိမိတို့လည်းပဲဥပါဒနဲ့ခန္ဓာဆိုတာအရေးကိုအကောင်ဖြင့်နဲ့ပုံရဲ့အဲဒီတော့ဒီဥပမာလေးကဒီအရေးကိုအကောင်ဖြင့်မှုဟာသေရတဲ့အထိအောင်ဒုက္ခရောက်နိုင်တယ်ဆိုတဲ့ဥပမာပေါ့အဲဒီသေရတဲ့အထိမရောက်တာတော့မှအကြီးအကျယ်ဒုက္ခရောက်တာတွေ့ဘူးလေဘယ်မှာတွေ့လဲဆိုတော့ဦးဇင်းတို့ကျောင်းထဲမှာတချို့မှန်နေရကာလမှန်လေးတွေတက်တယ်ကာလမှန်လေးတွေအမြင်ရနေကြည့်ရင်အဲမမြင်အောင်ထဲကနေကြည့်ရင်အမြင်မမြင်အောင်ဒါပေမဲ့အလင်းရောင်ကြည့်တဲ့ဘက်ကိုကြည့်လိုက်တော့ထဲကမီးထွန်းထားရင်တော့အမြင်ရနေထဲကိုကြည့်မြင်ရအဲ့ဒီမှန်လေးတွေဟာအရေးကြီးတယ်အမြင်ရနေကြည့်လိုက်လို့ကျင်ကိုယ်ရဲ့ကအဲ့ဒီမှန်မှာသွားသွားချင်းရှင်တော့ကျောင်းသားမှနေတဲ့ငှက်ကလေးတွေကြည့်အဘိဓမ္မာလူစာကလေးတို့နမီးထုတ်လို့အဲ့လိုငှက်တယ်။အဲ့ဒီငှက်ကလေးတွေကအဲ့ဒီမှန်ကနေထင်နေတဲ့သူတို့အရေးပေါ့။အဲ့ဒါအပေါင်းအပေါင်းထင်ပြီးအဲ့ဒီမှန်သားမှကပ်ပြီးအနုပ်ပြီးနဲ့ဘာဘာခေါက်မောင်ခေါက်ဖိတ်ဖိတ်ဖိတ်ဖိတ်ဖိတ်မောလိုက်ကြောက်ကြလိုက်နောက်တစ်ခါပြန်ဖိတ်လိုက်။ဒါကြည့်ပြီးတော့ဟောဒီတိရိစ္ဆာန်ကသူ့အရေးကိုသူမသိ။အရေးကိုဘာထင်နေလဲ။အပေါင်းနေ။အမှန်တကယ်တော့ကိုယ်အရေးအရေးကိုအကောင်ထင်ပြီးတော့ဒုက္ခရောက်လိုက်တာနေ့တိုင်းပဲလားနေ့တိုင်းအများအားသွားသွားခေါက်အဲဒီကနှုတ်ပြီးနဲ့သွားသွားတိုးတာပေါ့အမှန်တကယ်ကတော့သူ့ရဲ့ဒီတော့ဒီလိုဒုက္ခရောက်ခြင်းဟာဘုရားဟောတဲ့တရားတော်ရရှိလိုက်ရင်ဘာနဲ့ဘာသွားတွေ့လဲဆိုတော့အခုပြောတဲ့ဥပါဒနဲ့ခန္ဓာသွားတွေ့ဥပါဒနဲ့ခန္ဓာဆိုတာအတုပဲတကယ်ရှိတာမှမဟုတ်မရှိဘူးခန္ဓာ၅ပါးကနေပုံရိပ်ထိုးပြီးတော့ပေါ်လာတယ်။ပုံရိပ်ထိုးပြီးတော့ပေါ်လာတဲ့အတုတကယ်ရှိသလားဆိုတော့လည်းမရှိဘူး။ဒါပေမဲ့အရေးရောက်နေနေရတော့ပေါ်တော့ပေါ်နေတာပဲ။အရေးရောက်နေနေတော့သူဟာထိုးပြ။အဲ့ဒီအရေးရောက်နေထိုးပြတာကို အတိညာမရှိတဲ့သူတွေကတော့အကောင်းဖြစ်အတိညာရှိတဲ့သူကတော့အကောင်းမဟုတ်တဲ့အတွက်ကြောင့်အကောင်းရင်လို့လည်းမဟုတ်ဘူးဆိုတာသိချာတိတဲ့အတွက်ကြောင့်အဲ့ဒါနဲ့ပတ်သက်ပြီးဘာပြဿနာမှမရှိဘူးခုနကပြောခဲ့တဲ့ဥပမာလေးလိုငှက်ကလေးရဲ့ဥပမာလိုပဲငှက်ကလေးကသူ့ရိပ်ကိုသူမသိတော့မှန်တယ်မှာရန်သူထင်ပြီးတခါလဲအများရန်ထိုးဆိတ်နေတာဒါနေ့တိုင်းပဲတွေ့ရမမောမောလာတဲ့အခါကျတော့တခါပြုတ်ကျသွားပြုတ်ကြသွားပြီးနောက်ဖလားဖလားနဲ့ထပြီးပြန်ထိုးနေ။ဩဒီတိရစ္ဆာန်အတိညာမရှိတော့ကိုယ်ရိပ်ကိုယ်ကောင်းခင်ပြီးဒုက္ခကြီးကျယ်ရောက်လာ။အဲတော့ကိုယ်ရိပ်ကိုအကောင်လို့ပြန်ခင်ခြင်းဟာသူ့ရဲ့နောက်ထပ်ကြောင်းပါသွားတွေ့လဲဆိုရင်အတိညာမရှိတာသွား။မသိတာသွားတွေ့။မသိလို့တာပေါ့။သိလို့ရှိရင်အရေးမှန်သိရင်သူလည်းပဲဒီရိပ်ကြီးကိုရန်လုပ်ပါတော့မလားဆိုရင်မလုပ်တော့အဲ့ဒီအတိုင်းပဲဥပါဒနာခန္ဓာစိတ်အစဉ်ကနေတွဲပြင်နေတဲ့ပုံရိပ်ကောင်းတွေဟာကိုယ်လည်းပဲမသိလို့ဖြစ်ကြတယ်။ပုဂ္ဂိုလ်တ attva လူဆိုင်ကြီးရဲ့ပုဂ္ဂိုလ်တ attva တွေဟာအဲ့ဒီဥပါဒနာခန္ဓာဆိုတဲ့ပုံရိပ်ကောင်းတွေသူတို့စိတ်အစဉ်မှာတွဲပြင်နေတဲ့ပုံရိပ်ကောင်းတွေသူတို့မသိလို့ရတယ်။မသိတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပင်ပန်းနေရအကြီးကျယ်ဒုက္ခရောက်အဲကြောင့်မလို့အကြီးကျယ်ဆုံးသောဒုက္ခဆိုပြီးတော့သူ့ကိုပြတယ်။အကယ်လို့များသိလိုက်ပြီဆိုရင်အဲ့ဒါနဲ့ပတ်သက်လို့ဒုက္ခရောက်เสียရှိပါတော့မလားမရှိတော့အဲ့ဒီဒုက္ခကြီးကငြိမ်းရင်ကျန်တဲ့ဒုက္ခတွေကသာဖွဲ့เสียကြောင်းမရှိဘူး။ဂယုလည်းမဆိုင်တော့ဘူး။ကျန်တဲ့ဝမှုနာမှုသိမှုဒုက္ခဘာမှအဓိပ္ပာယ်မရှိတော့ဘူး။ပေါင်းခြင်းမလွန်နေရနေရပေါင်းခြင်းဒုက္ခတွေကလည်းပဲအကုန်ကျော်လွားသွား။ပေါင်းခြင်းဒုက္ခတွေမကားပါဘူး။အလောကိုင်းနဲ့ပတ်သက်တဲ့ဒုက္ခလူဓာတ်ကြီးပြည်သွား။ဘာဖြစ်လို့လဲဆိုတော့ငါကဘဝအရေးကိုအကောင်လောက်ထားအဲ့ဒီအကောင်ကနေသွန်းဖို့နေလို့ဒါဒလောလိုမပြည့်တာ။အဲ့ဒီတော့ဘောဓိယတိချာတိသွားတဲ့ခါကျတော့အလိုဟာပြည့်သွားပြီ။ရသမျှပဲတန်တုတ်ကြီးတန်လေးခါတာဖြစ်သွားတယ်။တန်တုတ်ကြီးရှိတာလေးနဲ့နော်ဒါလောက်ဟိုပြရတာလေးနဲ့လောက်စားပြီးဒီတိုင်းနေပါ။မစားဘူးလည်းမဟုတ်ဘူးစားတယ်လည်းမဟုတ်ဘူး။အဘိုးတွေလည်းပဲသိချာချင်းဖွင့်ချင်းဒါမျိုးမရှိတော့။အဘိုးတွေချာလို့လည်းပဲအကျိုးမရှိဘူးဆိုတာလည်းပဲသိသွားတာ။အဲ့ဒီတော့ဒီဥပါဒနဲ့ခန္ဓာဟာခုနကပြောခဲ့တဲ့အတိုင်းပေါ့။သူ့ကိုမှမသိရင်တော့အရိညာနဲလေးရင်တိမ်နေရင်တော့မိမိတို့ဒုက္ခရောက်ကြလိမ့်မယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒုက္ခရောက်တယ်။ကြီးကျယ်ဆုံးသောဒုက္ခ။ဒါနဲ့ပတ်သက်ပြီးတော့အရှင်နာဂတိန်ကိုမိတ္တနာမင်းကြီးကမေးတယ်။စုံစမ်းတော့ဘယ်လိုစုံစမ်းလဲဆိုတော့အရှင်ဘုရားဟိုပရိနိဗ္ဗာန်တန်မလားပေးတဲ့ခါကျတယ်ဒီလိုချင်းဒါပြိဋိဘံသံမလားလို့မေးတာယဟန္တာဟုတ်မဟုတ်သူကမေးတာအရှင်သာရတန်ကိုအဲ့လိုမေးလိုက်တာယဟန္တာဟုတ်သလားမဟုတ်သလားသုံးစမ်းလိုက်သုံးစမ်းတော့အရှင်သာရတန်ကပြန်ပြေတယ်အတင်မင်းကြီးရဲ့ဥပါဒဏ်ကြီးရင်တော့ပြိဋိဘံမဆံနေဘူးလေဥပါဒဏ်မရှိရင်တော့ပြိဋိဘံသံမှာပေါ့တဲ့ဒါပဲပြောလိုက်သူကပြိဋိဘံသံမယ်လည်းမပြောဘူးမဆံဘူးလည်းမပြောဘူးဘယ်လိုပြောလဲဥပါဒဏ်ကြီးရင်တော့ပြိဋိဘံမဆံနိုင်နေဘူးဥပါဒဏ်မရှိရင်တော့ပြိဋိဘံသံမှာပေါ့အဲဒီဥပါဒံဆိုတဲ့ခုဥပါဒနဲ့ခန္ဓာမရှိစိတ်ထဲမှာတွဲနေတဲ့ပုံရိပ်မရှိတော့တဲ့ပုံကိုမျိုးကိုယဟန္တာလည်းအရှင်းသတ်မှတ်ဥပါဒံမရှိတော့တဲ့ပုံကိုများဒီတော့ဒါတော်တော်ရေးကြည့်တယ်ဒီတရားကိုသိချာသိသွားရင်ဥပါဒနဲ့ခန္ဓာအကြောင်းသိသွားရင်ကိစ္စပြီးရအကြောင်းသိပြီးတော့အဲ့ဒီပုံရိပ်တွေကိုဖြောင်းနိုင်ရင်အဲ့ဒီဖြောင်းနိုင်တဲ့ပုံကိုပြည့်စုံသွားတာပြည့်စုံသွားပြီးနောက်ဘာမှမလိုအပ်တော့ဘူးဘယ်မှလဲဆရာဆရာဖွေဆရာအခုလိုသင်္นานမျိုးတွေတကောက်ကောက်နဲ့လိုက်တဲ့ဆရာမလို့တော့ဘာကြောင့်မှမရှိဘူးဘာလို့မှလဲမေးဆရာမလို့ဘယ်ဆရာမှအာကိုဆရာမလို့တော့အဲ့ဒါဒါတော်တော်ရေးကြည့်လို့နော်မဟုတ်ရင်တော့ပုရုဇဉ်တို့ရဲ့တဘာဝပေါ့မြတ်စွာဘုရားဟောထားတဲ့ပါဠိတော်ထဲမှာနာနာတ္ထာဟုလောကနာပေးတာနာနာကအတူအပြီးကြပေါ့လေမျိုးစအများများပေါ့မျိုးစအများကြီးတ္ထာဆက်ရဟုလောကနာဆိုတာမော့ကြည့်နေရဆရာတယောက်လာလဲမော့ကြည့်ရဟိုဆရာတယောက်လာလဲမော့ကြည့်ရအဲ့ဒါလို့ဖြစ်နေတတ်တယ်အဲ့ဒါလို့ဘေးဟာပုထုဇဉ်ရဲ့ပုဂ္ဂိုလ်ပုထုဇဉ်ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဒီဘေးသင့်တယ်ဆိုတဲ့အကြောင်းဟောတာအဲ့လိုတစ်ခါလာလဲမော့ကြည့်နှစ်ခါလာလဲမော့ကြည့်နေရတော့ပင်မန်းသလားမပင်မန်းဘူးလားပင်မန်းတယ်မော့ကြည့်ရုံနဲ့မကောက်ဘူးသူတို့ကဒါလေးကောင်းတယ်ဆိုတော့ပြေးလုပ်လိုက်ဟုတ်ရင်တော်ရဲ့မဟုတ်ရင်ပင်မန်းမြောင်နောက်တစ်ယောက်ကဒါကောင်းတယ်ဆိုနောက်တစ်ယောက်ပြေးလုပ်လိုက်အဲ့ဒါနဲ့ပဲအချိန်ကုန်လူကုန်ငွေကုန်လူပင်မန်းနဲ့ပဲအသက်အရွယ်တွေကြည့်ပြီးဘယ်မှာပြီးမရောက်ပဲဒုက္ခရောက်တဲ့အချိန်နေနဲ့ပဲဆိတ်ချပြီးသွားဆရာများတဲ့ပြီးပေါ့ မြန်မာသကပုံမှာလည်းရှိပါတယ်ဆရာများသားတွေဆိုပြီးတော့အဲ့ဒါဒါတော့သေကုသတဲ့ဘိုင်းဆိုင်ရမှာညွှန်ထားတဲ့သကပုံမှာအဲ့ဒီတိုင်းပဲတရားဓမ္မမှာလည်းပဲဒီတိုင်းပဲဆရာများရင်သားတည်တာလေဘယ်မှမရောက်တော့ဘူးကိုရောင်ဒီရောင်နဲ့ဖြစ်တဲ့အဲ့တော့ဆရာများတာမများတာဟာအရေးကြီးတယ်ဆရာများတဲ့အတွက်ကြောင့်ဆရာသာကမှန်တဲ့ဆရာဆိုရင်လည်းမမှန်တဲ့ဆရာဆိုရင်တယောက်တစ်ပေါက်နဲ့ကိုကလည်းပဲဒီညာမဝေဖန်နိုင်ဒါကကောင်းလားဟိုကကောင်းလားဟိုဘက်ကပြောတော့ဒါမှန်တယ်ဒီဘက်ကပြောတော့ဒါမှန်တယ်ဆိုပြီးတော့အဲ့ဒါလိုဖြစ်တယ်အဲ့လိုဖြစ်တဲ့အခါကျတော့လူရင်းမရောက်ဘဲနဲ့ဒုက္ခရောက်တာပဲရှိ။နောက်တစ်ခါဒီဆရာများခြင်းကြောင့်ဆရာများတဲ့ဆရာကအခုဒါတရားဓမ္မနဲ့ပတ်သက်လို့ဆရာပေါ့။တရားဓမ္မနဲ့မပတ်သက်ဘဲနဲ့လောကီမှာလည်းပဲဆရာတွေပေါ့။သာဝတိရေးနဲ့ပတ်သက်တဲ့ဆရာတွေ။အဲ့ဒါတွေကလည်းပဲကြောက်နေရအာဟုနေရ။အာဟုနေရတော့အခုယောဂဝေနာဖြစ်လာရင်တချို့ကမယောဂလိုလိုဘာလိုလိုနဲ့ဗေဒင်မေနတ်မေသူတို့အာဟုဝဘိုးတော်တွေအာဟုဝအဲ့ဒါဆရာများတဲ့ဘေးပဲခုဒီဥပါဒနဲ့ခန္ဓာရောက်ပြီးရင်တော့အဲ့ဒီဆရာတွေဘူးမှလာလို့မရတော့မဟုတ်တဲ့ဆရာတွေတူးမှလာလို့မရတော့ကြွလာလို့မရတော့ဘုန်းကြီးလည်းကြွလာလို့မရတော့ဟိုဘိုးတော်တွေလည်းကြွလာလို့မရနတ်တော်လည်းလာလို့မရဒါဆိုရင်မိမိတို့သက်တာမလားမသက်တာလဲသက်တာသွားလိမ့်မယ်တဲ့ဒီဥပါဒနဲ့ခန္ဓာရောက်တာသဘောပေါက်ပါစေတဲ့သဘောပေါက်ပြီးတော့အဲ့ဒီပုံရိပ်တွေကိုဖြည့်ချင်းနိုင်တယ်ဖြည့်ချင်းနိုင်တာနဲ့အမျှဆရာမများတော့ဗာဆရာမထားเสียမလို့တော့ဒါပေမဲ့ဒီຢာကိုညွန်ပြသွားတဲ့ဆရာတော်တွေ့ပါလေဘယ်သူလဲဆိုတော့မြတ်စွာဘုရားအဲ့ဒီအချိန်ကျမှတွေ့ဘူဝရဏခန္ဓာကြောင့်ကောင်းကောင်းနားလည်ရင်ဘုရားကိုသိချာသိအာဘုရားတဲ့ဟုတ်ပါလားဆရာသိဟုတ်တယ်ဆရာသိတယ်ဘုရားတခါတည်းဟိုအကြီးကျယ်တခါလူတွေလက်လက်မမီနိုင်တော့တဲ့အခြေအနေမျိုးဆိုတာတွေအဲ့ဒါတွေကအပြောပဲသဘောတရားနေရာဖြင့်အခုဥပါဒနာခန္ဓာနားလေတော့မှဘုရားကိုနားလေဘုရားဆိုတာဘာပဲဆိုတာအရင်မှသိပါဘုရားဒီဟာတွေဖယ်ထားလိုက်တဲ့အတွက်ဘုရားယဟန္တာတွေဟာဘလို့ခြေနေမျိုးရှိတယ်ဆိုတာဒါတေချာတိခဲ့ရင်ပေါ့လေတေချာတိခဲ့ရင်တို့မြင်တာပဲနားလေတာပဲအဲ့ဒီချိန်ခါကျရင်တော့ခုနကပြောခဲ့တဲ့ဘယ်သူပါပြောပြောဘယ်ဆရာပါပြောပြောဟုတ်တယ်မဟုတ်ဘူးဆိုတာကိုယ်ကိုယ်တိုင်လည်းပဲသိဒီတော့ဥပါဒณะခန္ဓာအရေးကြီးပါတယ်အရေးကြီးတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ခန္ဓာနဲ့ဥပါဒณะခန္ဓာနှစ်ခုခွဲပြရတာခန္ဓာဆိုတာကအစ်စ်ဆိုတာကချက်ချင်းပေါ်ချက်ချင်းပြောင်းနေပေါ်ပြောင်းပေါ်ပြောင်းနေသွားနေတဲ့အရာဥပါဒณะခန္ဓာကအတူအဲ့ဒီပေါ်ပြောင်းပေါ်ပြောင်းကိုပြောင်းသွားတာကိုမပြောင်းအောင်တခါတည်းဆွဲဆန့်ပြီးတော့ထုတ်လိုက်တာမနေ့ကပြောခဲ့တယ်လေဟိုပုံကိုယ်တွေဆန့်လို့မာမာကြီးလည်းဆွဲဆန့်သွားတာသံသရာဆွဲဆန့်လို့ဘလောက်ဝင်ဖြည့်ဖြည့်တာအဲ့ဒါဥပါဒณะခန္ဓာနဲ့ဆွဲတာဆွဲရင်အရှိကြီးပဲဘလောက်ဖြည့်ဖြည့်ဆွဲလို့ရတယ်သူကအခုမိမိတို့လည်းဆွဲလာလိုက်တာအခုချိန်ကြီးရောက်လာတယ်ခါဒါပဲမသိတဲ့အခါကျတော့ဒီသံသရာကြီးကိုဆွဲဆန့်ဘယ်သူကဆန့်လဲဥပါဒณะခန္ဓာဥပါဒณะခန္ဓာဒီကခန္ဓာကိုဆွဲပြုတ်ပြီးတော့ဖြစ်ရတဲ့တရားခန္ဓာကိုယ်ဆွဲပြုတ်ပြီးတော့ခန္ဓာစရာဘုရားကခွဲခဲ့တဲ့ရုပ်ဝေဒနာတင်ညာသင်္ခါရပေါ့။အောက်ပြန်မှုအပေါင်းရဲ့ခံစားမှုပေါင်းမှတ်သားမှုပေါင်းပြုပြင်မှုပေါင်းသိမှုအပေါင်းအဲ့ဒီအရာလေးတွေကိုပဲစိတ်ထဲမှာစွဲပြီးတော့ထင်ပြီးပုံဖော်တယ်။အဲ့ဒါဥပါဒ။ဥပါပြင်းပြင်းထန်ထန်အာရဏယူခြင်းနဲ့ပြင်းပြင်းထန်ထန်ဆုပ်ယူထားလိုက်။ပေါ်ပြီးပြောက်သွားတဲ့အရာကိုမပြောက်အောင်ဆုပ်ယူထားလိုက်တာ။အဲ့ဒါဥပါဒနဲ့ခန္ဓာ။တကယ်ရှိသလားဆိုတော့မရှိတော့ဘူး။ခန္ဓာစိတ်ကပေါ်ပြီးပြောက်ပဲပေါ်ပြောက်သွားတဲ့အချိန်ဒီပေါ်မှာသူကမပြောက်ပါစေနဲ့မပြောက်အောင်ဆိုပြီးတော့ကိုယ်စိတ်နဲ့ကိုယ့်ဟာကိုယ်ဆွဲဆန့်လိုက်တဲ့သဘောတရားဒါကြောင့်မလို့သူဒီကအတုတကယ်လည်းမရှိပါဘူးတဲ့မရှိတာကိုကိုယ်ကအရှိထင်ပုံရိပ်ကြီးပဲဒီပုံရိပ်လေးကိုအကောင်ထင်အဲ့ဒီပုံရိပ်ဟာတကယ်အကောင်လားဆိုတော့အကောင်မဟုတ်အဲ့ဒါကိုအကောင်ထင်တယ်အဲ့ဒီအတွက်ကြောင့်မိမိတို့ဒုက္ခရောက်နောက်တစ်ချက်အဲ့ဒီမှာခန္ဓာနဲ့ဥပါဒณะခန္ဓာပြထားတဲ့ကောင်ခန္ဓာစစ်ကအခုမိမိတို့ရရှိထားတဲ့မျက်စိနားနှာခေါင်းချခန္ဓာကိုယ်ကြီးသဘောတရားပိုင်းဆိုင်ရာအရာကြည့်ရင်တော့ရုပ်ဝေဒနာဉာဏ်သင်္ခါရဝိညာဉ်ပုံသဏ္ဍာန်အနေနဲ့ကြည့်ရင်တော့ဒီခန္ဓာကိုယ်ကြီးကိုမြင်ရတယ်ဒီခန္ဓာကိုယ်ကြီးမျက်စိနဲ့ကြည့်ရင်မြင်သလားမမြင်ဘူးအဲ့ဒီမြင်ရတဲ့ခန္ဓာကိုယ်ကြီးဟာအဝတ်အစားလိုတယ်အဝတ်ဖို့လည်းလိုတယ်အစာစားဖို့လည်းလိုတယ် ဝိပါဒနာခန္ဓာဆိုတဲ့ပုံရိပ်ကောင်ကြတော့အဲ့ဒီဝတ်စားမလို့သူကပုံရိပ်အတုပါဆိုကောင်ကဒီလိုခန္ဓာကိုယ်ကြီးဖြစ်မျက်စိဖြင့်လည်းမြင်လို့မရဘူးကြည့်လို့လည်းမရမျက်စိဖြင့်ကြည့်လို့လည်းမရဒါပေမဲ့သူကတော့တကယ်ရှိတယ်ကိုယ်တကယ်နှိမ့်ဆက်အဝတ်စားလည်းမလို့သူ့ကိုအဝတ်ဝယ်ပေးစရာလည်းမလိုအစားကျွေးစရာလည်းမလိုသို့တော့အဝတ်အစားဝယ်ပေးရတဲ့အဝတ်တွေဝယ်ပေးအစားတွေကျွေးရတဲ့ခန္ဓာကိုယ်ထဲသူကပုံနှိမ့်ဆက်သူကနှိမ့်ဆက်ခန္ဓာကမနှိမ့်ဆက်နိုင်ဥပါဒနဲ့ခန္ဓာကနှိမ့်ဆက်တယ်။ဒါကြောင့်မလို့အဲ့ဒီခန္ဓာနဲ့ဥပါဒနဲ့ခန္ဓာခွဲတဲ့အခါမှာခန္ဓာနဲ့ဘက်မှာဆင်းရဲခြင်းဆိုတဲ့သဘောတရားပြတယ်။ကိုနာခြင်းဆိုတာအဝတ်စားလို့တယ်ဆင်းရဲတဲ့သဘောပေါ့ခန္ဓာကိုနာခြင်းချင်းဥပါဒနဲ့ခန္ဓာကြတော့ကိုယ်နှိမ့်ဆက်တာမလို့သူကညင်းစေတဲ့သဘောပေါ့ဘယ်မှာသွားဖြစ်လဲဆိုတော့စိတ်မှာဖြစ်စိတ်တင်မှာကျွဲထင်နေတယ်ဆိုတော့စိတ်ကိုပဲနှိမ့်ချက်စိတ်ကိုနှိမ့်ချက်တော့စိတ်ထောင်ကိုကြည်ဆိုပြီးတော့ခန္ဓာကိုယ်ကြီးပါလိုက်ပြီးဒုက္ခရောက်ခန္ဓာကိုယ်ရဲ့တဘာဝကတော့ဆင်းရဲခြင်းပဲလေဆင်းရဲခြင်းတဘာဝသူလည်းပဲဒုက္ခတစ္ဆာသူဆင်းရဲခြင်းတဘာဝကဘယ်လိုဆင်းရဲလဲဆိုတော့ဖြစ်ဖြစ်အနေနဲ့သွားလို့ဆင်းရဲမျက်စိနားနှာခေါင်းရှာကိုယ်ပေါ့ဒါကြီးဟာခန္ဓာအနေနဲ့တွေ့ရင်ခန္ဓာ၅ပါးပေါ့ဟောက်ပြန်မှုဟောက်ပြန်မှုလည်းဖြစ်ပြက်ပဲခံစားမှုသဘောတရားပေါ်ပြက်ပေါ်ပေါ်ချင်းပြက်ဘောရဝဥမာလေးပြီးခဲ့တယ်အပြားလေးပေါ်တင်ထားတဲ့မှုန်ကြီးစိတ်လေးလိုအပြားလေးပေါ်တင်ထားတဲ့နန်းစီလေးဖြတ်တင်တင်ဖြတ်တင်ရုပ်ကြတင်တယ်လို့တော့ပြောလို့တော့ရအပြားလေးပေါ်ကနန်းစီလေးတင်လိုက်ပါတယ်တင်တင်ချင်းပါပြတော့လဲရုပ်ကြအဲ့ဒီလိုပဲခန္ဓာ၅ပါးပေါ်ပေါ်ချင်းဖြတ်တင်ပြောက်ပေါ်ပေါ်ချင်းဖြတ်တင်ပြောက်အဲ့တော့အဲ့ဒီလိုပေါ်ပေါ်ချင်းဖြတ်တင်ပြောက်တဲ့အတွက်သူကတော့ဆင်းရဲတယ်မတည်မြဲတဲ့အတွက်ကြောင့်ဆင်းရဲတာခန္ဓာရဲ့ဝေဒနာတွေကလည်းမမြဲလို့ဆင်းရဲတယ်။ကောင်းတာလေးဆွဲဆန့်ထားလို့ရတာမရဘူး။ကောင်းလိုက်တာစားစရာလေးကောင်းရတာရှိလိုက်တာစိတ်ထဲကတိလိုက်။သူကပျောက်သွားတယ်။နောက်တစ်ခါတလုံးစားတော့မှတစ်ခါပြန်ပေါ်ခြင်းပေါ့။ပရမပေါ်တာပျောက်သလားမပျောက်ဘူး။ပျောက်တယ်။အဲ့တော့ကောင်းတာလေးတွေဆွဲဆန့်လို့မရတဲ့အတွက်ကြောင့်ခန္ဓာမှာပေါ်ပျောက်ဖြစ်တဲ့အတွက်ကြောင့်သူကဆင်းရဲတယ်။မကောင်းတာကြီးကြတော့ပျောက်ပါတယ်ဆိုတဲ့အရာကြီးကြတော့မပျောက်ပါနဲ့လို့တားလို့ရတာ။အဲ့ဒီအတွက်လည်းဆင်းရဲတယ်။ဒါကြောင့်မလို့ခန္ဓာကဆင်းရဲတဲ့သဘောတရား။ဒါပေမဲ့ခန္ဓာအတုပါဒသူကဆင်းရဲတာကိုယ်တော့မငြင်းစေဘူး။စိတ်ကိုပဲနည်းနဲ့မှမငြင်းစေ။ငြင်းလည်းမငြင်းစေနိုင်။ခန္ဓာကိုနာကျင်ခြင်းဆိုတဲ့ကဏ္ဍတော့သူ့မှာရရှိနေမှာပဲ။သူ့သဘောဝါရနာကျင်ခြင်းဆိုတဲ့သဘောဖြစ်ပြသဘောရနာကျင်ခြင်းဆိုတဲ့သဘောရှိ။ဒါပေမဲ့သူဒီကဆင်းရဲရုံတက်တက်ပဲငြင်းစေတတ်သလားဆိုတော့မငြင်းစေတတ်ဘူး။ဒါပေမဲ့မိမိတို့စိတ်ကိုညင်းနေတာကတော့ဘာလို့လဲဆိုရင်အဲ့ဒီခန္ဓာကိုဆွဲပြီးပြီဖြစ်ပေါ်လာတဲ့ဥပါဒနဲ့ခန္ဓာဥပါဒနဲ့ခန္ဓာကတော့ညင်းနေပြီညင်းနေတယ်ဘယ်လိုနာသေးလဲဆိုတော့စိတ်ကိုနာသေးလူတိုင်းစိတ်နာပါတယ်ကွာဆိုလို့ချင်းတေသုံးတရားကိုစိတ်နာတယ်ဆိုလို့ချင်းဥပါဒနဲ့ခန္ဓာကဒုက္ခပေးနေပြီလားကိုယ်မှာနာနေတဲ့စိတ်ညင်းနေတဲ့စိတ်တွေဟာဘာသူကြောင့်ဖြစ်လဲဆိုဥပါဒနဲ့ခန္ဓာစိတ်ညစ်တယ်ကွာစိတ်နာတယ်ကွာဆိုတာဒါဥပါဒနဲ့ခန္ဓာကနေနှိမ့်ချက်သိဉ္စသိဉ္နာချင်းရဲ့အကြောင်းကိုကြည့်လိုက်ရင်ဥပါဒနဲ့ခန္ဓာကိုသွားတွေ့လေ။လူများကတော့သူတစ်ပါးရဲ့ခန္ဓာကတော့ကိုယ့်ကိုလာပြီးတော့ထိုးရဲ့ခြင်းခဲဒီလိုသိလုံနိုင်တဲ့အခြေအနေကမရှိသလောက်ပါ။ဒါပေမဲ့အဲ့လိုမထိုးမကျိတ်ပေမဲ့စိတ်ထဲမှာနာနေရတဲ့ပုံစံတွေရှိသလားမရှိဘူး။ကိုယ်တော့မထိုးဘူးဒါပေမဲ့သူ့ကိုသိဉ္နာတယ်အများကြီးရှိ။အဲ့ဒါဘာကြောင့်လဲဆိုတော့ဥပါဒနဲ့ခန္ဓာကြောင့်ဥပါဒနာခန္ဓာကိုယ်စိတ်ထဲမှာကျွဲထင်နေတဲ့ပုံရိပ်ကကိုယ်စိတ်ကိုပဲပြန်နှိမ့်ဆက်ခုနကပြောခဲ့တဲ့ငက်ကလေးလိုပဲသူ့ရိပ်ကသူ့ကိုပြန်ပြီးတော့နှိမ့်ဆက်ဒုက္ခရောက်သလားမရောက်လားရောက်အဲ့ဒီတိုင်းပဲမနေ့ကပြောခဲ့တဲ့သကစားမှလည်းပါကိုယ်ရိပ်ကကိုယ်စိတ်ကိုပြန်ခြောက်ခြင်းဒုက္ခပေးခြင်းသူ့ရိပ်ကကိုယ်စိတ်ကိုပြန်ခြောက်ခြင်းဒုက္ခပေးခြင်းဆိုပြီးပြတယ်ဒါပဲတဲ့တလောကလုံးမှာတရားနဲ့တရားဟာမြင်နေတွေ့နေကြားနေစားနေတွေ့ထိနေရတဲ့အရာတွေတိုင်းဟာအရေးတပွဲပဲအရေးလေးလိုပဲဖြတ်ကနေပေါ်ပြီးတော့ဖြတ်ကနေပြောက်အဲဒီလိုပေါ်ပြောက်သွားတဲ့သဘောတရားကိုမမြင်တဲ့အခါကျတော့အဲ့ဒါကိုဆွဲယူထားလိုက်အရေးလေးကိုအကောင်ပေါ်လိုက်အကောင်နဲ့ပေါ်တဲ့အတွေ့အကြုံကောင်တွေကမိမိတို့ကိုနှိမ့်ဆက်တော့တာအဲဒါတော့ဘယ်ပုံပဲနှိမ့်ဆက်လဲဆိုတော့အောက်မှာထပ်လာတာတွေ့တယ်အောက်မှာဥပါဒဏ်ကြောင့်နဲ့ငတ်နိုင်တယ်ပေးနိုင်တယ်တဲ့သူကဥပါဒဏ်ကြောင့်ဘာဖြစ်လဲငတ်လဲငတ်နိုင်တယ်ပေးလဲပေးတယ်ဒီခန္ဓာဒီဥသောအကြောင်းကြောင့်တော့ခန္ဓာ၅ပါးကြောင့်တော့ငတ်เสียရလဲအကြောင်းရှိသေเสียရလဲအကြောင်းရှိခန္ဓာ၅ပါးကသိတတ်တယ် သူဘာသာသူအပြည့်အနေနဲ့နေတတ်တယ်သူကြောင့်နေနိုင်သလားဆိုတော့မနေနိုင်ဘူးဘယ်သူဘူးမှတေအောင်လဲသူကမဖန်ကြီးနိုင်ဘူးဘယ်သူဘူးမှငှအောင်လဲပဲသူကမပြုတ်လုံးနိုင်သူတဘာဝသူကသူဖြစ်ပြက်ဆိုတော့သူကိုယ်တိုင်ဒီပင်ရင်ဖြစ်ပြက်ဆိုတော့သူတဘာကိုငှအောင်တေအောင်လုံးနိုင်မှာမလုံးနိုင်ဒါပေမဲ့ဥပါဒနာခန္ဓာကြတော့မပြေတတ်ဘူးစိတ်ထဲမှာဆွဲထင်နေတဲ့ပုံရိပ်ကြတော့သေးသလားမသေးဘူးကိုထဲထားရင်ထဲထားသလောက်သူကရှင်သန်နေရှင်သန်နေတော့အဲ့ဒီအကောင်ကြောင့်ဥပါဒနာခန္ဓာပုံရိပ်ကောင်ကြောင့်ငတ်လဲငတ်နိုင်တယ်သေလဲသေတယ်ငတ်လဲငတ်နိုင်တယ်သေလဲသေတယ်ဒါတော်တော်ရေးကြည့်တဲ့တကဘာလုံးဖြစ်နေကြတာအဲ့မှာပြဿနာပေါင်း16000အဲ့ဥပါဒနာခန္ဓာကနေပြီးတော့တွန်းထိုးပြီးတော့ပေါ်ပြဘောလုံးကပြောခဲ့တယ်အဲ့ဒီဥပါဒနာခန္ဓာကြောင့်ပြဿနာတွေဖြစ်တယ်ဆိုတာအခုပြောခဲ့တာဥပါဒနာခန္ဓာကြောင့်ပြဿနာတွေဖြစ်တယ်ပြောတာဟိုတော့ပြောခဲ့တယ်အစွန်းတစ်ဖက်ကြောင့်ပြဿနာဖြစ်တယ်လို့ပြောခဲ့တယ်အစွန်းတစ်ဖက်တိုက်ခိုက်နေတဲ့အတွက်ကြောင့်ဒီအစွန်းတစ်ဖက်ကလည်းဘယ်သူပုံခေါ်လဲဆိုတော့ဥပါဒနာခန္ဓာကနေအစွန်းတစ်ဖက်ကိုရောက်အောင်ပို့တာပဲဥပါဒနာခန္ဓာအစွန်းတစ်ဖက်ကိုရောက်အောင်ပို့ဒီဥပါဒနာခန္ဓာဘာကိုအမိပြုပြီးဖြစ်ရလဲဆိုတော့ခန္ဓာ၅ပါးကိုအမိပြုပြီးဖြစ်ရခန္ဓာ၅ပါးကတော့အရှိတရားပဲပေါ်ပြောက်ပေါ်ပြောက်အရှိအနေနဲ့တွားတယ်အဲ့ဒီအရှိလေးကိုမရှိတဲ့သဘောဝအနေအချင်းမိမိတို့ကဆုပ်ယူထားလိုက်ပြင်းပြင်းထန်ထန်ဆုပ်ယူထားလိုက်။ပြင်းပြင်းထန်ထန်ဆုပ်ယူထားလိုက်တော့ဘာဖြစ်သွားလဲဆိုတော့ဥပါဒံသူကြီးဖြစ်သွား။အဲ့ဒီဥပါဒံကြောင့်ငတ်လဲငတ်နိုင်တယ်၊သိလဲသိနိုင်။ဒီဘက်ကခန္ဓာကြောင့်မငတ်နိုင်မသိနိုင်ဘူး။ခန္ဓာကိုယ်တော့ကြည့်ရင်မြင်နိုင်သလားမမြင်နိုင်ဘူးလား။မြင်နိုင်။အခုမြင်တွေ့နေရ။ခန္ဓာ၅ပါးဆိုတဲ့အစုအပေါင်းကြီးကိုတော့မြင်တွေ့နေရ။ကိုယ်ထင်လဲပြ။ဥပါဒနာခန္ဓာကြတော့ကိုယ်ထင်မပြ။ကိုယ်ထင်မပြပေမဲ့ပေါ်လိုက်ရင်ချက်ချင်းပေါ်လာတယ်သူက။ချက်ချင်းရောက်လာတယ်အချိန်မရွေးနေရာမရွေးရောက်သလားမရောက်ဘူးရောက်တယ်ပေါ်လာတာပဲဘယ်မှပြေမလို့ဟာဘုံကြီးကြောင့်လည်းနေလည်းပဲသူကရောက်လာတာပဲခရရဲလည်းပဲသူကရောက်လာတာပဲဟောအိမ်သာလည်းရောက်နေလည်းရောက်လာတာပဲဘယ်နေရာမှာရောက်ရောက်မတော်ကားပေါ်လည်းသူရောက်တာပဲတင်းမောပေါ်လည်းသူရောက်တာဒီကနေမန္တလေးကိုသွားချင်လားရတယ်မန္တလေးမှာရှိတဲ့ပုံရိပ်တွေရောက်သွားတာပဲသူအဲတော့သူကပြေမလို့ဘူးသူဒီအသိအင်မှာဇွဲထင်နေသမျှတော့ပြေးလို့မလို့ပြေးလို့မလို့တော့သူကရောက်တဲ့နေရာကျုံတဲ့နေရာနှိမ့်ဆက်သလားမနှိမ့်ဆက်နှိမ့်ဆက်ဒါမြင်းဆက်တတ်တဲ့သဘောသူရှိနေလို့ဒါဆင်းရဲနေကြတာတဲ့သူမရှိရင်သူကမငြင်းဆက်ရင်ကိုယ်လည်းပဲဆင်းရဲเสียအကြောင်းမရှိဘူးတဲ့ခန္ဓာရဲ့တဘာဝကတော့ဖြစ်ပြအနေနဲ့ဆင်းရဲပြီးသားပဲဒါအထူးပြုလုပ်တာမဟုတ်ဆင်းရဲတဲ့တဘာဝဆင်းရဲပြီးသူကသူပြီးသွားတာသူများတော့သူမနှိမ့်ဆက်တယ်ဒီသင်ရသူတို့ဘာမိမိစိတ်တို့ကိုယ်တို့မနှိမ့်ဆက်နိုင်လူကိုယ်တိုင်းဒီပင်လင်းဖြစ်ပြီးပြည့်တဲ့အတွက်ကြောင့်သူတို့ဘာကိုငှအောင်တည်အောင်နှိမ့်ဆက်ဖို့ဆိုတာမလွယ်ဘူးဖြစ်လည်းမဖြစ်နိုင်ခရီးတော့ဒီသဘာဝလေးတွေသိချာကြည့်နေရာကြည့်တဲ့အခါမှာခန္ဓာအစစ်နဲ့ဥပါဒနာခန္ဓာသဘောလေးတော့နည်းနည်းပေါ်လာခန္ဓာအစစ်ကဘာကြောင့်ဖြစ်တယ်လဲတဲ့ကံစိတ်ဥဒုအဟာရအကြောင်းတရား၄ပါးကြောင့်ဖြစ်သူတို့ရဲ့ပိုင်ရှင်ခန္ဓာရဲ့ပိုင်ရှင်ကကံစိတ်ဥဒုအဟာရအကြောင်းဘယ်နှပါလဲ၄ပါးအခုမိမိတို့အခုလူဘဝကြီးရလာတယ်အတိတ်ကံဒီဥသောအကြောင်းတစ်ချက်ပါအတိတ်ကံဒီဥသောအကြောင်းတစ်ချက်ပါတယ်နောက်တကဥဒုဆိုတဲ့အပူအေးကဏ္ဍတွေမိဘတို့ရဲ့ဥဒုအပူအေးဟောပရိသတ်နေစဉ်ခါတော့ကမိဘတို့ရဲ့ဥဒုအပူအေးမိဝန်လိုက်ထဲမှာပူရဲအေးတယ်ဆိုတဲ့သဘာဝအာဟာရသားတောက်လိုက်တဲ့အာဟာရတွေစိတ်အဲ့ဒီရရှိထားတဲ့ကံကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားလေးဥဒုဟာရကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားလေးမှာစိတ်လည်းပါအောင်မှာစိတ်မပါလို့ချင်းအသေးလေးဖြစ်နေမှာဒီတော့စိတ်ကလည်းပဲအခုမိမိတို့ဘဝဖြစ်ခြင်းရဲ့အကြောင်းပဲစိတ်ဖြစ်နေလို့ဘဝဖြစ်စိတ်မဖြစ်ရင်ဘဝဖြစ်ပါမလားမဖြစ်ဘူးတဲ့ဒီတော့မွေးတဲ့ပဋိသင်္ဍေနေတဲ့အခါပဲဖြစ်ဖြစ်အခုလို့မွေးလို့ကြီးပြင်းလာတဲ့အခါပဲဖြစ်ဖြစ်ဘာကြောင့်တရားပန်းနည်းနေလို့ဆိုတော့ကံစိတ်ဥဒုဟာရအမိဝါနေကထွက်ပြန်တော့လည်းပဲကံကြောင့်ရက်တည်နေရသားရဲ့တော့ဟဲ့ဆိုတာကံနေပဲကိုပြုတ်လုံနေရတာလက်လုတ်ချီလုံးမှမလုတ်ပဲနဲ့မသားမတော့ပဲနေရင်အဲ့ဒီလိုကာယကံဝစီကံမနောကံမရှိရင်သေမလားမသေဘူးလားသေတယ်အဲ့ဒီမှာကာယကံဝစီကံဒီဒီကကံကြောင်းတရားပဲမနောကံရတော့စိတ်ကြောင်းတရားအပူအေးတဲ့အပြင်ဘက်ကအပူအေးဥဒုရှိတယ်ကိုတွင်းကကိုမနေ့ကပြောခဲ့တဲ့သရာဆိုတဲ့အပူဥဒုရှိအဲ့ဒီလိုဥဒုအာဟာရစားလိုက်တဲ့အာဟာရအစီစေတအဲ့ဒါနဲ့ခန္ဓာကိုယ်ခြေကြောင်ထောင်ရွက်ပြီးသွား။ဒါကြောင့်ခန္ဓာကိုယ်ဤတည်နေတယ်အခုဘဝဤတည်နေတယ်ဆိုတာယုတ်တရားဤတည်နေတယ်ဆိုတာဘာတွေရောက်လဲ?ကံစိတ်ဥဒုအာဟာရအကြောင်းတရား၄ပါးရောက်။ပ ုလုပ်ချက်ကြောင့်ပြစ္ဆုတ်ပံပြုလုပ်ချက်အတိတ်ပြုလုပ်ချက်ဒါကံလို့ခေါ်တယ်အဲ့တော့နိုးစော်ချက်ပါတဲ့ပြုလုပ်ချက်တွေနောက်တခါစိတ်စိတ်ပိုင်းဆိုင်ရာစိတ်နေအပြင်အခုမိမိတို့ဘဝဖြစ်ပေါ်နေတယ်ဆိုတာဗဇက်ကပြောနိုင်တာစိတ်ပါလို့ပြောနိုင်တာစိတ်ကနေပြောွားဆိုပြန်ပြောလိုက်အဲ့ဒါစိတ်ကနေဖန်တီးလိုက်တဲ့ရုပ်ပဲအတန်ရုပ်ဟာစိတ်ကနေဖြစ်ပေါ်လာစိတ်မှမပြောချင်ပါဘူးဆိုအတန်ထွက်ပါမယ်မထွက်ဘူးအတန်ဟာရုပ်တရားပဲဘာဖြစ်လို့ရုပ်လဲဆိုတော့ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောရှိအတန်အခုတန်နဲ့နောက်တန်မတူဘူးတဲ့ဘူလိုင်းတစ်မျိုးပြောင်းတယ်အေးလိုင်းတစ်မျိုးပြောင်းတယ်အဲ့ဒီသဘောဝရှိသမျှဘာလို့ခေါ်လဲရုပ်တရားဒီတော့အတန်ဟာလည်းရုပ်ပဲအခြင်းဆိုတဲ့ပုံစံတရားလည်းရုပ်အဲ့ဒီရုပ်တရားတွေဒီဘာကြောင့်ဖြစ်လဲကံစိတ်ဟုလို့ဟာတာအဲ့ဒီရုပ်တရားတွေကိုအမိသတ်မှတ်လိုက်တော့ဖောက်ပြန်မှုသဘောတရားကခန္ဓာတစ်ပါးပြုပြင်မှုမှတ်သားမှုသိမှုခံစားမှုသဘောတရားကခန္ဓာတစ်ပါးစီဆိုပြီးတော့ခန္ဓာ၅ပါးဆိုပြီးပြန်ဖြစ်သွားအတူတူပဲခန္ဓာ၅ပါးဆိုလဲဒါပဲရုပ်နာ၅ပါးဆိုလဲဒါပဲအဲ့ဒီယုံနာ၅ပါးခန္ဓာ၅ပါးဒီယုံနာ၅ပါးနာမ်ကတော့တာထားပေါ့ခန္ဓာ၅ပါးတည်းကရုပ်ပိုင်းဆိုင်ရာရုပ်ခန္ဓာကြီးဒီကဘာအကြောင်းတရားကြောင့်ဖြစ်လဲကံစိတ်ဥရုပဟာရအကြောင်းတရားကြောင့်ဖြစ်သူ့ရဲ့ပိုင်ခြင်းဟာကံစိတ်ဥရုပဟာရပဲကံတရားကနေဖြတ်ချလိုက်ရင်အခုဖြတ်အခုသိသူကသိတတ်တယ်တဲ့အဲ့ဒီမှာပြတာသူကခန္ဓာဒီသိတတ်သလားမသိတတ်ဘူးလားသိတတ်ပိုင်ခြင်းကနေကံတရားဆိုတဲ့ပိုင်ခြင်းကနေတော့ပါပြီကွာအတိတ်ကံဖြတ်ချရင်လည်းသိတာပဲပစ္စုပန်ကံမကောင်းရင်လည်းသိတာပဲပစ္စုပန်ကံမကောင်းမသွားတဲ့နေရာသွားသိတာပဲမစားတဲ့နေရာစားလိုက်ရင်အာဟာရလည်းဖြတ်ကံလည်းဖြတ်စားတဲ့စရေကကံကိုယ့်လက်နဲ့ကိုယ့်ချီနဲ့ကိုယ်စားတာအဲ့ဒါကံအာဟာရကမတည့်တဲ့အစာမလို့သွေးနဲ့မတည့်တဲ့အစိတ်မလို့သိတယ်ဆိုတော့ကံနဲ့အာဟာရပေါင်းပြီးဖြတ်လိုက်ဒီတော့စားခြင်းမှာတဲ့စရေစိတ်ကလည်းကုသေးတယ်ဥရုသွေးလေးတွေညီညွတ်မြတ်တော့အောင်ပူပေးရမယ့်နေရာမှာစိတ်ဆိုတော့ပူဝတာပြင်းသွားတယ်အေးနဲ့သွေးခဲတခဲသွားတယ်ဒါကြောင့်သေးတယ်ဆိုပြီးတော့အဲ့ဒီလိုတွေဖြစ်ကုန်ဒီတော့ဘယ်နည်းနဲ့ပဲဖြစ်ဖြစ်ခန္ဓာဒီကဘယ်သူပိုင်နေလဲကံစိတ်ဥရုဟာရပိုင်ခန္ဓာဥရုဟာရပိုင်ပြီးတော့သူတိုက်ရင်ချက်ချင်းသေးတာပဲစိတ်ကြောင့်သေးတဲ့လူတွေအများကြီးရှိတယ်ရေထဲခုန်ချဆွေးကြိုးချသေးတာတို့ဟိုမတော်ကားရှိယထာလံတုံလုံးပက်လက်သွားလဲပြီးအိတ်ကြီးသေးလိုက်တာတို့ရှိသလားမရှိဘူးဒါကြောင့်သေးတာလဲဆိုတော့စိတ်ကြောင့်သေးသိက္ခာပြရင်လည်းပဲခန္ဓာကိုယ်ကြီးကတည်တတ်တယ်တဲ့။ကံကပြရင်လည်းတည်တတ်တယ်။ဥရုအပူအေးဒါကတော့သိတာပါလေ။အခုနာခင်မုံတိုင်းကြောင့်လေနဲ့ရေနဲ့ထိပြီးတော့အပူအေးပြောင်းပြီးတော့အကုန်လုံးပေါင်းကားကုန်တာအများကြီး။သိင်းနဲ့တော့ထိတယ်အဲ့မှာ။အဲ့တော့ဒါတွေကရုပ်တရားကြီးရဲ့ပိုင်ခြင်းကသူ့ပိုင်ခြင်းကသူ့အတူပြန်သိမ်းသွားရင်ဒီတရားတွေအကုန်ပြန်ပါသွား။သူတို့ကနေပြီးတော့ဒီရည်ကိုအမြဲတမ်းအမြဲတမ်းပိုင်ဆိုင်တဲ့အတွက်ပြုပြင်ပြောင်းလဲပေးအဲ့လိုပြုပြင်ပြောင်းလဲမတည်မြဲတဲ့အတွက်ကြောင့်သူတို့ကိုဖောက်ပြန်တတ်တဲ့သဘောဆိုပြီးတော့ဒီတော့ခန္ဓာရဲ့ပိုင်ခြင်းကဘာတွေ့လဲခန္ဓာစိတ်ဥရုအဟာရဥပါဒဏ်နဲ့ခန္ဓာရဲ့ပိုင်ခြင်းကြတော့ဟုတ်ကမှာဥပါဒဏ်၄ပါးဘာတွေ့ဥပါဒဏ်၄ပါးဥပါဒဏ်ရဲ့ပိုင်ခြင်းကြတော့ဒီခန္ဓာခန္ဓာစိတ်ဥရုအဟာရမဟုတ်တော့ကံတရားကလည်းဥပါဒဏ်ကိုပုံမပေါ်နိုင်ဘူးစိတ်ကလည်းပဲဥပါဒဏ်ကိုပုံမပေါ်နိုင်ဘူးဥရုအဟာရတွေကလည်းဥပါဒဏ်ကိုပုံမပေါ်နိုင်အဲ့လိုဥပါဒံဖြစ်ခြင်းရဲ့အကြောင်းနဲ့ဘာတွေ့လဲဆိုတော့ဥပါဒံတရား၄ပါးကာမရဲ့နောက်တကဒိဋ္ဌိရဲ့သီလနဲ့ဒိဋ္ဌိနဲ့ဟောဘကအတ္တနဲ့သီလနဲ့အတ္တ၄ခုကာမဆိုတာကနှစ်သက်ခြင်းပေါ့ကာမကနှစ်သက်ခြင်းသဘောတရားဒိဋ္ဌိကမာယွင်းခြင်းသဘောတရားမာပေါ့ကာမကအကြိုက်ပေါ့ဒိဋ္ဌိကအမာသီလကအကျင့်သီလကအကျင့်အတ္တကအသက်ခိုင်မာတယ်လို့ထင်ခြင်းအခိုင်မာပြုလုပ်ထားခြင်းအဲ့ဒီ၄ချက်အဲ့ဒီ၄ချက်ကနေအစွဲဖြစ်တာဘာလို့စွဲလဲဆိုတော့ပြီးခဲ့တဲ့ခန္ဓာ၅ပါးပဲတကယ်တရားရှိနေတဲ့ခန္ဓာ၅ပါးကိုစွဲပြီးတော့ပေါ်လာတယ်ကာမအနေနဲ့ရှည်သွားရင်ကြိုက်စွဲဥပါဒ်ကြိုက်စွဲကြိုက်လို့စွဲရင်ဒါဥပါဒဏ်နဲ့ခန္ဓာဥပါဒဏ်တစ်ခုပဲအမားအနေနဲ့စွဲနေရင်ဒါဥပါဒဏ်တစ်ခုပဲဥပါဒဏ်ပဲအမားအနေနဲ့စွဲနေအကျင့်အနေနဲ့စွဲနေရင်ဒါလည်းဥပါဒဏ်ပဲအကျင့်အနေနဲ့စွဲနေအသက်ရှိတယ်ခြင်းနဲ့စွဲနေရင်လည်းပဲဥပါဒဏ်ပဲအဲ့တော့ဒီဥပါဒဏ်တွေကမိမိတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးဘယ်လိုဖြစ်လဲတဲ့ခန္ဓာကိုယ်ပေါ်ပြောက်ကြီးကိုမိမိတို့ကအသက်ရှိတယ်လို့ထင်တယ်အသက်ရှိတယ်လို့ထင်တဲ့အတွက်လက်ရှိရလို့ထင်တဲ့အတွက်ဒီအစွဲကြီးဟာပြင်းပြင်းထန်ထန်ကြီးထုတ်ကင်ယူထားပြီးအဲ့ဒါနဲ့ပတ်သက်ပြီးဒုက္ခရောက်သလားမရောက်ရောက်ငါသိရှိတယ်ကွာမသိအောင်ကြိုးစားမယ်ဆိုတော့မသိအောင်ကြိုးစားရတဲ့အတွက်ဒုက္ခရောက် ဒါကမှငြိမ်ငြိမ်ဆိုင်ဆိုင်မရှိတော့ဘူးဒုက္ခကြီးကြရောက်ဒါအတ္တဆွဲခေါ်တာပေါ့နောက်တကသီလအလေးကျင့်ဆွဲဆိုတာအကျင့်ဆွဲဆိုတာငယ်စဉ်တောင်ကြီးကလေးဘဝတွေကနေပြီးတော့ပဝန်းကျင်ဒလိစရိုက်အတိုင်းဝိုင်းအများကြီးရှိအဲ့ဒီအလေးကျင့်နေရဆွဲလာတာတယောက်ကလည်းတယောက်ကျင့်မို့ဗမာလည်းဗမာကျင့်ရိုးရာအကျင့်ဆွဲတွေရှိသလားမရှိဘူးလားရှိအဲ့ဒီတည်းမှာမှတခါထပ်ပြီးတော့ထည့်သေးတယ်အခုမင်းပြီးတော့၅ပါးသီလ၈ပါးသီလ၉ပါးသီလအဲ့ဒါတွေကျင့်ဆွဲနေကြနောက်သမထလုပ်ငန်းတွေဆွဲနေကြဝိပဿနာဖြစ်ဖြစ်ရှုတဲ့လုပ်ငန်းမှလည်းလာဆွဲနေကြအဲ့ဒီအဆွဲတွေဟာတဲ့အဲ့ဒီအကျင့်တွေဟာကောင်းတာရှိတယ်လို့မကောင်းတာလည်းရှိအဘာဒီလာကောင်းတယ်ရှင်းပါကိုပါကောင်းပါတယ်ကိုဘဒီလာတွေကောင်းသမထကောင်းဝိပဿနာလည်းကောင်းတယ်ကောင်းပေမဲ့အဲ့ဒီကောင်းတဲ့အကျင့်တွေကိုစွဲနေရင်အစွဲဖြစ်နေရင်ဘာဖြစ်လဲဥပါဒံပြန်ဖြစ်အဲ့ဒါတိတ်ရေးကြည့်တာပဲဘောဒီလောက်လေဒီကိုင်လေးစွဲနေရင်မန်တို့ကောင်းတာလေးစွဲတာပဲကောင်းတာလည်းစွဲလို့မရဘုရားကကောင်းတာစွဲနေရင်ပြိဋိဘံဆန်လို့တော့ရပါမယ်အကောင်းနေသူပြီတာပေါ့စွဲပြီးနေမယ်ဆိုအခုထိသူနေရအောင်အကောင်းဘောစွဲလို့ရလားမရဘူးအကောင်းကလည်းအစွဲလွန်သွားရင်ဘာဖြစ်လဲဥပါဒံဖြစ်တာပဲကောင်းတဲ့ဆိုတဲ့အစွဲဟာကောင်းတဲ့အရာတွေမှလည်းစွဲထားလို့မရဘူးအဲ့ဒါလေးနည်းနည်းသဘောပေါက်အောင်ကြည့်ပါတချို့ကအဆင့်ကရက်နေတာများတယ်ကောင်းတဲ့အရာလေးနဲ့စွဲပြီးရက်ငါဘာတိလာလုံတို့ကျင့်납ပြီးကဘယ်မကြနိုင်တော့ဘူးဆိုပြီးတော့အဲ့ဒီမှာရင်ရက်တာငါဘာတိလာစွဲဟာဒီခါတည်းဖြစ်ပါကိုဘာတိလာဆယ်ဘာတိလာအဲ့လိုဟာရင်ဒီတိလာလေးတွေနဲ့ဒါလေးတွေအားကိုးပြီးတော့အဲ့ဒီမှာစွဲနေတဲ့ပုဂ္ဂိုလ်ကတို့တော့ကွာဒါလောက်ဆိုရင်တော့အရှင်ပြေလောက်ပါပြီဆိုရင်အဲ့ဒီနားတွေရပ်သွားရပ်သွားလို့ရှိရင်အဲ့ဒါဥပါဒအစွဲနဲ့တည်းမဲ့သူကဂိတ်ဆုံးသွားရှင်းမဆက်နိုင်တော့ဒီတဲ့တော့ပြီးတော့နည်းနည်းညံကောင်းတဲ့ပုဂ္ဂိုလ်ကြတော့မယ်ဒါနသီလလောက်နဲ့မကျင့်နိုင်ဘူးသမထတရားအထုတ်မယ်သမထဆိုပြီးတော့စိတ်ညင်အောင်သမာဓိစခန်းနေလှမ်းတယ်လှမ်းပြီးတော့အဲ့ဒါမှလည်းစွဲနေကြစွဲပြီးတော့အဲ့ဒီမှာရင်ထိုးရသွားဘသူကရထားလိုက်ရဲ့ဆိုတော့ဥပါဒဏ်အနေကြဥပါဒဏ်ဆုတ်တာသမထတဲ့ကြော်ပြီးတော့တို့ကတော့ဝိပဿနာလုပ်မယ်ဆိုဝိပဿနာခံတက်ဝိပဿနာခံတက်တော့လည်းပဲအဲ့ဒီမှာဖြစ်ပြက်ဖြစ်ပြက်ကိုသူတို့ဒါရှုကြဖြစ်ပြက်ကိုရှုတော့ရှုတယ်ဒါပေမဲ့ကိုယ့်ကိုယ်ကိုသိရှိသင်္ချာရှိတယ်လို့ထင်နေတယ်အတ္တအစွဲကနေပိတ်ထားတဲ့အတွက်ကြောင့်ဟိုဘက်ဝိပဿနာအလေးချင်းစွဲကနေအဲ့ဒီကနေရှေ့မတက်နိုင်ဥပါဒဏ်အစွဲကနေတားထားတဲ့အတွက်ကြောင့်မဉဏ်ဖွဉဏ်ပဲနိဗ္ဗာန်အာရုံမပြုနိုင်အဲ့ဒီမှာတင်မဲ့ရထိုးပိတ်ပြီးတော့အဆုံးတတ်နေကြဒီတော့မိမိတို့ရဲ့တက်လန်းပိတ်ပြီးဒုက္ခရောက်အောင်လုပ်နေတာဘာသွားတွေ့လဲဆိုရင်ဥပါဒณะခန္ဓာဥပါဒณะခန္ဓာဒီအသက်ရှိတဲ့အနေနဲ့လဲဆွဲတယ်အလေးချင်းအနေနဲ့လဲဆွဲတယ်အမားအနေနဲ့လဲဆွဲတယ်အမားအနေနဲ့ဆွဲတယ်ဆိုတာမိမိတို့မှတ်သားလာခဲ့တယ်လေနေညာအပြင်မှတ်သားလာငယ်စဉ်တောင်ကြီးကလေးဘဝတွေကကိုယ်အမိလေးတတ်ထားပြီးတယ်ဘသူရဲ့ဘဝရဲ့ပဝန်ချင်းကဝါရီတိမှပြလိုက်တော့အဲ့ဒီအမိလေးကိုအမှန်ထင်သွားတယ်အဲ့ဒါအစွဲပဲအမှန်ထင်ပြီးဆွဲနေတယ်ဒါပါခေါ်လဲဆိုတော့ဒိဋ္ဌိလို့ခန္ဓာတကယ်ရှိနေတဲ့ခန္ဓာ၅ပါးတက္ကာယသက္ကာယခန္ဓာ၅ပါးပေါ်မှာတကယ်မရှိတဲ့မိနာမအနေနဲ့သွားဆွဲလိုက်တဲ့အတွက်ကြောင့်အဲ့ဒီအမားကိုအမှန်ထင်လိုက်တဲ့အတွက်ကြောင့်ဘာခေါ်လဲဒိဋ္ဌိအဲ့ဒီဒိဋ္ဌိအနေနဲ့လဲဆွဲတယ်ယောက်ျားပဲမိန်းမပဲဆိုတာကြည့်လိုက်ကြယောက်ျားယောက်ျားအတိုင်းပဲဆွဲနေမိန်းမမိန်းမအတိုင်းပဲဆွဲအဲ့တော့အဲ့လိုဥပါဒဏ်ဆွဲဝင်နေတော့ကြောင့်အမှန်တရားမတွေ့တော့အမားကြီးကိုသူကမှတ်ထားလိုက်တဲ့အတွက်ကြောင့်ဒီမှာအပြောကနေလာတာအခေါ်ပြောပညာတရားနေလာတာဟိုတုန်းကအပြောသဘောတစ်ချက်မှာအပြောလေးချက်ဘုံနဲ့အကြောင်းလည်းပဲပြောခဲ့ပြီအဲ့ဒါနဲ့ပြန်ဆက်ဆက်ကြည့်အဲ့ဒီအပြောလေးချက်ကနေထိုးအပြောလေးချက်အမားကနေပြီးတော့လှည့်စားလိုက်တဲ့အတွက်ကြောင့်ဘာဖြစ်သွားလဲဆိုတော့ဒိဋ္ဌိဖြစ်တယ်အဲ့ဒီဒိဋ္ဌိအနေနဲ့လဲစွဲထားတာစွဲတာမှာကြီးကျယ်စွဲတာအကုန်လုံးငါကြောင့်ငါကငါ့ဟိုငါအိမ်ငါမိမိတို့ခန္ဓာကိုယ်ကိုမိပြုပြီးတော့ငါကြီးဟူသောကြောင့်မိပြုပြီးတော့ဟိုအိမ်တိုက်တာနိုင်ငံတိုင်းမိတခါတဲ့ဘုံကြီးเจ้าမှာမကြံဒါငါတို့เจ้าဆိုပြီးအဲ့ဒီလိုဆွဲထားကြတယ်။ငါဒီတော့ဒီဆွဲဟာအမားဆွဲလို့ခေါ်တယ်။အပြောနေရာဖြင့်မပြောအောင်လားပြောလို့ရတယ်။အဆွဲအနေနဲ့တော့သဘောအနေနဲ့တော့မဟုတ်ဘူးဆိုတာကိုဒါတက္ကပြောခဲ့ပြီ။အဲ့တော့အဲ့လိုအပြောအနေနဲ့ကိုအမှန်တိုင်းဆွဲရင်ဘာဆွဲခေါ်လဲ?ဒိဋ္ဌိဆွဲ။ဒိဋ္ဌိဆွဲပြီးတော့ရှေ့ကဘာဆွဲ?ကာမဆွဲ၊ကြိုက်ဆွဲလေးတွေရှိ။ကိုကြိုက်ရကြိုက်ရဆွဲနေကြ။ကြ aya ကြ aya ဆွဲနေကြချိုကြိုက်တဲ့လူကချိုဆွဲတာအရှင်ကြိုက်တဲ့လူကအရှင်ဆွဲတာအမိအောင်ကြိုက်တဲ့လူကအမိအောင်သဘောကျတာပဲအနေအောင်ကြိုက်တဲ့လူကအနေအောင်သဘောကျအဲ့ဒါကြိုက်ဆွဲခေါ်အဲ့ဒါလို့ကြိုက်ဆွဲလည်းပဲအဲ့ဒီကြိုက်ဆွဲရလည်းပဲဒါဥပါဒณะခန္ဓာပဲဥပါဒံပဲဒီတော့ဥပါဒံဆိုတဲ့အရေးလေးကနေအကောင်ဖြစ်လာတဲ့အခါမှာကြိုက်တဲ့နေရာကနေကြိုက်ဆွဲတဲ့နေရာနေလည်းပဲအကောင်ဖြစ် အမားဇွဲရနေလည်းပဲအကောင်ကြီးဖြစ်။နောက်အလေးချင်းဇွဲရနေပြီးတော့လည်းအကောင်ထည်ဖြစ်။တရှိထင်ရှားရှိပါတယ်ဆိုတဲ့အခိုင်မာဇွဲရနေပြီးတော့လည်းပဲအကောင်ထည်ဖြစ်။ညဥပါဒံဖြစ်ခြင်းရဲ့အကြောင်းဘယ်နှပါလဲ
၄ပါ။အ
ဲ့ဒီဥပါဒံကြောင့်ငတ်နိုင်နေသေးနိုင်နေတဲ့။ငတ်နိုင်သေးနိုင်ရင်လူတွေကိုလည်းညှင်းသေးတယ်။စိတ်ကိုလည်းညှင်းသေးတယ်ဆိုတာ။မေတ္တာလားဆိုတော့သူကသေးလဲမသေးတာ။မသေးတာဘူး။သူမှာဓာတ်လေးပါလည်းပဲမရှိဘူးပထဝီရာဘောတေသောဝါယောဆိုတဲ့ဓာတ်ကြီးလေးပါအပူအေးကြောင့်ဒီဥပါဒณะခန္ဓာကဘယ်တော့မှမပြောင်းဘူးပူရင်ပူအေးချင်းအေးဥပါဒณะခန္ဓာကတော့နေမြဲပဲမတည်တတ်ဘူးတဲ့အဲဒီတော့သူကဒါလောက်တောင်မှအသက်ပြင်းပြီးတော့ကိုယ်ကိုနှိမ့်ဆက်နေတဲ့တရားရှိလည်းမရှိရှိသလားဆိုတော့ရှိတာလည်းမရှိဒါတော်တော်နစ်နာဘာနဲ့ဥပမာပေးလဲဆိုတော့မရှိတဲ့ဒုက္ခရိုက်ခံရတာအလွန်နာတယ်ဆိုတဲ့ဥပမာပေးတာရိုက်ခံတော့ရိုက်ခံနေရတာပဲဒုက္ခရှိသလားဆိုတော့မရှိဘူးနောက်တစ်ချက်ဥပမာပေးသေးတယ်ဟိုမိမိတို့ရဲ့ဟိုအတိညာဉ်နည်းမှုကိုသင်ဟပေါ်လွင်တာဆင်းရဲဒုက္ခရောက်စေတဲ့ဥပမာလေးအမြုံမသာသေးလို့ငိုတဲ့သူဆိုတဲ့ဥပမာနဲ့ပေးထားတာတွေ့အမြုံမဆိုတော့သာမွေးပါမမွေးဘူးအာအမြုံမသာသေးလို့ငိုရဲကွာဆိုတော့မရှိတဲ့သားကြီးကိုသေတဲ့မရှိတဲ့သားသေးတာကိုငိုနေရတယ်ဆိုတဲ့သဘောဆိုတော့ဒါတော်တော်လေးကိုအတိမရှိတာပဲတဲ့အတိညာမရှိအမြုံမသားတည်လို့ငိုနေရတဲ့ဘဝတဲ့အခုမိမိတို့ဖြစ်ရလဲဒီတိုင်းပဲဥပါဒณะခန္ဓာဆိုတာတကယ်ရှိတာမဟုတ်ဒါပေမဲ့အဲ့ဒီဥပါဒณะခန္ဓာကြောင့်ငတ်လဲငတ်နေရတယ်သေလဲသေနေရတယ်ငိုလဲငိုနေကြတယ်နောက်ဆုံးအပင်ငရဲတောင်ကြာကြာအပင်ကြာတဲ့ငရဲစိတ်ဆံပြိတာသူတကယ်ဘဝကိုတွန်းပို့လိုက်တာအဲ့ဒီဥပါဒณะခန္ဓာတွန်းပို့ဥပါဒณะခန္ဓာရှိနေလို့ပဲသူတို့ရောက်သွားကြဒီဆွဲတွေကြောင့်ပဲရောက်တယ်ညစွာပြားလက်ထက်ကဒေါရိယဘုံနာကြီးသူပြည့်စည်ဆွဲတယ်တထေကြီးပဲပြည့်စည်ဆွဲသေးွားတော့ခွေးဖြစ်တယ်ဒါခွေးဖြစ်ပြည့်စည်ဆွဲတာဘာဥပါဒံလဲကာမှုပါဒံအဲ့ဒီဥပါဒံကနေပြီးတော့အဲ့ဒီဆွဲကြောင့်သူကတထေဘဝကနေခွေးဖြစ်သွားတယ်ဆိုတဲ့သဘောပြအပေကြနိုင်တယ်တဲ့ဥပါဒံကြောင့်ဥပါဒံကြောင့်ပဲကြရင်ငတ်လည်းငတ်နိုင်တယ်သေလည်းသေနိုင်ယူလည်းယူနိုင်အကုန်လုံးဖြစ်နိုင်တယ်သူကမကောင်းတာမှန်သမျှအကုန်လုံးဖြစ်နိုင်ဒီတော့မိမိတို့အခုကြည့်ဘောဘွားမှာဆိုတခါလေးယူကျင်ယူမဲ့နှမ်းကျင်နှမ်းမဲ့အဲ့ဒီယူနှမ်းရခြင်းအကြောင်းလေးပြန်ကြည့်ဥပါဒณะခန္ဓာရောက်ဆိုတာပေါ်လာလေတခါတည်းဟာမစားနိုင်မတော့နိုင်ဖြစ်လိမ့်မယ်ဘူးဆွေးတော့ကရရောက်ဘာကြောင့်လဲပြန်ကြည့်ဥပါဒณะခန္ဓာကြောင့်ဘသူဘသူခန္ဓာမှာတော့ကိုယ်လာနေဆက်တယ်တော့မရှိသူတို့ခန္ဓာသူတို့ခန္ဓာသူကသူဖြစ်ပြက်သွားနာကိုယ်ခန္ဓာကလည်းခန္ဓာငါးပါးဖြစ်ပြက်နေသွားနာကိုယ်ခန္ဓာကလည်းကိုယ့်ကိုမနှိမ့်ဆက်နိုင်သူတို့ဘာတွေခန္ဓာကလည်းကိုယ့်ကိုမနှိမ့်ဆက်နိုင်အေးမနှိမ့်ဆက်နိုင်ပေမဲ့ဘသူကနှိမ့်ဆက်နေလဲဆိုရင်ဥပါဒณะခန္ဓာစိတ်တွေထဲမှာပေါ်တဲ့ပုံရိပ်တွေကကိုယ့်ကိုယ်ပြန်နှိမ့်ဆက်ငါလည်းငါနိုင်တယ်သေလဲသေနိုင်တယ်ယူလဲယူနိုင်တယ်ပဲလဲကြနိုင်တယ်အတော်တော်ကြီးထိုးတဲ့တရားတဲ့ထိုးသလားမထိုးဘူးလားထိုးတယ်ဒီတော့ငါနိုင်သေနိုင်ပဲကြနိုင်တယ်ဆိုတာဥပမာနဲ့ကြည့်မှသိမှာဥပမာနဲ့မကြည့်ရင်တော့ဒါတို့ဖြစ်တာမဟုတ်ပါဘူးွာလို့ထင်တတ်ကြတယ်ဒါပေမဲ့ကိုယ်တကယ်ဖြစ်နေကြတာပဲဖြစ်နေကြတာကိုသတိထားပြီးမကြည့်နိုင်မသိရဘူးမကြည့်နိုင်ရဘူးဒါကြောင့်မလို့မသိဒီတော့ကိုယ့်အဖြစ်ကိုမသိနိုင်တဲ့အခါကျတော့သူများအဖြစ်နဲ့နမူနာယူပြီးတော့ဥပမာထားကြည့်တော့ဘုရားလက်ထက်ကပဒါစာရီကြားဘူးမှာပေါ့ပဒါစာရီအကြောင်းလေးဒီမှာပြောခဲ့ဘူးတဲ့ထင်ပါတယ်ပဒါစာရီဟာသူလင်းသေးတယ်လင်းသေးတယ်အဲ့ဒီလင်းကိုသူကသူ့ယောက်ျားလို့သူမှတ်ထားသလားမမှတ်ထားဘူးမှတ်ထားတယ်လင်းဆိုတော့သူ့မှာစည်းစိမ်ဒါသူနဲ့အတူပျော်ပဲပဲဆိုပြီးတော့ကာမှုပါဒံရစွဲထားတယ်စွဲထားတယ်သူကလူလင်သာသိကောင်းတာပဲငါတို့ဘောမှာရှားပွေကျွေးမွေးနေတာအဲတော့အတူနေတိုင်းပြောဆိုစားတော့တာသိချမ်းသာတာပဲဆိုပြီးတော့သူကစွဲထားတယ်ပါပူရတယ်ဆိုတော့ကာမှုပါတယ်အဲ့ဒီသူယောက်ျားကြီးကယုံနံဖြစ်ဖြစ်သူမသိဘူးဒါယောက်ျားမှယောက်ျားပါပဲဆိုအပြောအဖင်အယူမအနေနဲ့စွဲထားတယ်ဒိဋ္ဌုပါတယ်အလေးချင်းအဖင်လည်းပဲအတူနေအတူစားအတူသွားဆိုတော့အလေးချင်းအထာကြနေပြီအတူတူနေရတာအလေးချင်းအဖင်စွဲသလားမစွဲဘူးလားသွဲအတူနေရတာပြောတယ်ဆိုတော့လေ့ကျင့်လေသွဲနေအဲဒီအကြောင်းဟိုဒါသူသိမယ်လို့မထင်ပါဘူးသူကဘယ်သူမှဘယ်သူမှသိမယ်လို့တွေ့ကြတာမဟုတ်ကိုယ်အတိုင်းဝိုင်းမှာမသိသေးဘူးပဲတွေ့နေကြတာအဲ့လိုလည်းပဲအခိုင်အမာအသက်ရှိတဲ့အနေနဲ့လည်းသွဲထားတယ်ဥပါဒံနေတယ်တော်တော်ပြင်းထန်သွဲထားတယ်ယောက်ျားပေါ်မှာဥပါဒံသွဲထားတော့ယောက်ျားပြုံးနေသေးပြီဘာလို့သိတာလဲဆိုတော့မွေကြိုက်လို့သိတယ်မွေကြိုက်လို့သိရောသူမိဘတွေပြန်လာတဲ့အချိန်ဒါလေးနှစ်ယောက်ဒါလေးနှစ်ယောက်တခါတည်းလက်ဆွဲတယောက်ကိုပွေတယောက်ကိုလက်ဆွဲသူလင်သားနဲ့ပြန်လာတဲ့ဒေါ်လန်ကြီးဖြတ်တော့သူယောက်ျားမွေကြိုက်သေးရောသေလဲသေးရောယောက်ျားသေးတော့ဒီသေးတဲ့ယောက်ျားကြီးကသူ့ကိုနှိမ့်ဆက်နိုင်လား မနှိမ့်ဆက်နိုင်စကားတော့မပြောနိုင်တော့သေပါကြီးစကားမှမျက်လုံးတော့မကြည့်နိုင်တော့ဒါပေမဲ့သူ့မှာဒုက္ခရောက်သလားမရောက်ဘူးရောက်တယ်ဘုရားပုံရိပ်က6ပြီဥပါဒံဥပါဒံပုံရိပ်ကငဘလုံးကတော့ငဘလုံးကသွဲထားတဲ့ပုံရိပ်လေးတွေဒါဒါရောက်ကြပဲလို့သွဲထားတဲ့အသွဲကနေသူ့ကိုဒုက္ခပေးရောဒုက္ခပေးရောညင်စေရောမျက်ရည်ကြီးငယ်ပြရင်ပတ်စီတီးနဲ့ငိုစိတ်ကြီးဆင်းရဲကြီးကျယ်ဆင်းရဲတာပေါ့ဘယ်သူကနှိမ့်ဆက်တာလဲဥပါဒံကနှိမ့်ဆက်ပြေသွားတဲ့ကောင်ကနှိမ့်ဆက်နိုင်နေတာတကားတော့မပြောနိုင်တော့မျက်စိနဲ့တော့မကြည့်နိုင်တော့ပါဘူးဆိုတာရိုက်ပုံနှိမ့်ဆက်ဖို့ကဝေးပေါ့အဲဒါသူ့ကိုဘယ်သူနှိမ့်ဆက်သွားလဲဆိုတော့ဥပါဒံကနှိမ့်ဆက်တေမပဲတေမပဲတေမပဲဆိုတာသူ့ရဲ့တဘာဝထားပါတော့လေသူ့အချင်းဒီယုံနံတွေရဲ့ဖြစ်ပြတဘာဝသူမသိဘူးမသိပဲနဲ့ယူထမှားနဲ့ဒေဋုပါဒံဆိုရင်အတူနေရတယ်ဆိုတဲ့အလေးကျင့်ဆိုရင်သီလပုပါဒံနေသွားတူလာတူစားတူနေတူအကျင့်ပေါ့နိုင်မာရဲအနေနဲ့ဆွဲထားတဲ့သူမသေးတော့ပါဘူးလို့ထင်ထားရတယ်ပြုံးနေသေးပါတယ်အတ္တဆွဲတွေကာမဆွဲဟောတူနေပြောရတဲ့အချိန်လေးတွေဒါအဲ့ဒီဆွဲတွေကနေနှိမ့်ဆက်တော့တခါတည်းမြင့်ကြီးငယ်ကြကြည့်အဲ့တော့ပရာသာရီတစ်ချက်တော်တော်ဒုက္ခရောက်စိတ်ဆင်းရဲအဲဒီတော့မတူခီးဆက်ရမယ်တူဆက်မယ်ဆိုပြီးတော့ဟိုမှာဖုတ်ကြည့်တကြိုပီတီအတုပထားခဲ့ပြီးချိန်ခီးဆက်တော့နောက်သားတယောက်ကရင်နစ်ပြောင်းချောင်းပြတ်ပြီးတော့သားလေးတယောက်ကလက်ကဆွဲသွားရတာရင်နစ်ပြီးသေရောသေတော့ဒီသားဘောမှာလည်းပဲသူကဥပါဒဏ်အနေနဲ့ဆွဲသလားမဆွဲဘူးလားဆွဲတယ်တစ်ချက်ဆွဲတာဥပါဒဏ်အနေနဲ့ဆွဲထားတော့ဒီသားလေးမျောသွားတော့ခံစားကြည့်ဘောကွာကိုတော်တော်ကြီးဒုက္ခရောက်မှာပဲစိတ်ထက်ပူဆွေးတော့ကရောက်ရှိတာလေးအာဟုမဲ့သူတို့ကြည့်လိုက်တော့လောက်လာနဲ့အာဟုလောက်ပါရဲ့ဆိုပြီးစိတ်ကူထားပဲမဲ့ပြောကနေပြတ်ခနဲ့သေပြန်ရောသေလဲသေရောဒီလိုစိတ်စစ်သေးရတော့ဟုတ်တယောက်တည်းလုံးကမကြတယ်နောက်တယောက်ထပ်တည်တော့အကြီးကျယ်စိတ်ဆင်းရဲတာပေါ့အဲနောက်တခါဒါထားပါအောင်ငယ်ရှေ့ဆက်သွားသူမိပါကြီးအရောက်လမ်းမဲ့ဆိုပြီးရှေ့ဆက်သွားဟိုခုနမျောသွားတဲ့ကလေးလိုက်ဆက်နေတော့ကမ်းပေါ်ချတာတဲ့ကလေးကသွားလာတုတ်သွားပြန်အောင်ဆိုတော့အဲ့ဒီကလေးလည်းသေနောက်တခါအဲကဲဒီလောက်သေပေမဲ့သူကရသေးတယ်နော်အိမ်ရောက်ကြည့်အောင်ပြန်သွားတယ်အိမ်ရောက်ကြည့်အောင်ပြန်သွားဒီလောက်ပြည့်စုံတော့ကကြားတဲ့ရနေဒီဥပါဒဏ်ရဲ့နေဆက်မှုဒဏ်ရရနေပြီးတော့အာဒင်းကြီးအိမ်မြန်သွားအိမ်ရတော့သူအားကုန်မဲ့မိဘတွေမောင်မွားတွေကလည်းသေနေပြီဆိုတော့အဲ့တော့ကုန်ပြီအဲ့မှာဥပါဒဏ်တွေကဝိုင်းနှိမ့်ဆက်လိုက်တာဘာဖြစ်သွားလဲယူသွားတယ်ယူပါတယ်သူကတရားရလောက်တဲ့ပုံကိုဖြစ်နေတဲ့အတွက်ကြောင့်မလို့မသေးတာဉာဏ်လေးရှိနေတယ်အသိဉာဏ်လေးခုနေသေးတယ်အသိဉာဏ်တရားရလောက်တဲ့အသိဉာဏ်ရှိတဲ့သူကမသေးဘူးအကြောင်းတစ်စုံတရားကြောင့်မသေးဘူးသူကအဲ့ဒီလိုတရားရလောက်တဲ့အသိဉာဏ်မရှိတဲ့သူကတော့သေတတ်တယ်ဘာအကြောင်းလေးပဲဖြစ်ဖြစ်နော်မရဏစလေးလမ်းပေါ်မှာခလုတ်တိုက်ချော်လဲတာနဲ့လည်းသိချင်းသေသွားနိုင်။ဟိုတကယ်တရားရလောက်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကြတော့အပြင်းထန်ကြုံတာတော့မှမသိဘူး။အဲဒါသူကညာနာဝိပါရိတိဆိုပြီးတော့သူတို့ရဲ့အိဒီအစွမ်းအင်တတ္တိဆိုတာသဘာဝမှာတခုရှိ။အဲဒီတော့သူကမသိပေမဲ့သူကဖြစ်သွားတယ်ယူသွားတယ်။ဘာကြောင့်ယူတယ်လို့မေးကြည့်။ဥပါဒံကြောင့်ယူတာတဲ့။သူလင်းကြောင့်သားကြောင့်လို့ပြောချင်းပြောလိမ့်မယ်။လင်းကြောင့်သားကြောင့်ဆိုတာအမည်ပဲရှိတယ်။အဲဒီလင်းသားပေါ်မှာစွဲထားတဲ့ပါရီရလေဥပါဒံလင်သားတွေကသူ့ကိုနှိမ့်ဆက်သလားဆိုတော့မနှိမ့်ဆက်ဘူးဘယ်နှိမ့်ဆက်နိုင်လဲသေကုန်ရပြီအကုန်တရားမှမကြံဘူးသေကုန်ရအဲ့ဒါသဘောပေါက်ဖို့ရည်ကြည့်ပါလေအဲ့ဒါသဘောပေါက်ရင်ဒါဥပါဒံဖယ်လို့ရဥပါဒံဖယ်လိုက်လို့ချင်းဉာဏ်ခန္ဓာကြီးတော့ကြံပါပဲခန္ဓာခန္ဓာကိုချင်းပေါင်းလို့ရတယ်သွားလို့ရစားလို့ရနေလို့ရဖယ်ရမှာပါဖယ်ရမှာလေဥပါဒံဖယ်ရခန္ဓာတော့ဖယ်လို့ရလားမရဘူးမွေးတွေကနေသေတဲ့ဒီအတိတ်ကံပြီးတဲ့အတိုင်းသူ့ပိုင်ခြင်းကခန္ဓာယုဒုဟာရကံစေဥဒ္ဓဝါဒအကြောင်းတရားလေးပါဖန်တီးထားလို့ဒီကံမကုန်မခြင်းသူကသွားနေတယ်။ကံမကုန်မခြင်းစိတ်ဓာတ်ရေးရမဖောက်ပြန်မခြင်းအာဟာရတွေမပြတ်မခြင်းဥဒ္ဓတွေမပြောင်းလဲမခြင်းအဲ့ဒါသွားနေတာ။သူတို့ကတော့တည်တော့တည်တတ်တယ်ဒါပေမဲ့မိမိကိုပါမငြင်းစေဘူး။သူကသူတော့ကြံနေတာပဲသူကသူရှိနေတာ။ဒီတော့ဘုရားယန္တာတွေရဲ့အဖြစ်ကိုကြည့်ပါတဲ့။ဘုရားယန္တာတွေဒီဥပါဒံမရှိတော့ခုနကပြောခဲ့တဲ့အရှင်နာဂတိနဲ့မိလိန်နာမင်းကြီးအမေပြေကန်းလိုပဲဥပါဒံမရှိတော့တဲ့ပုဂ္ဂိုလ်ကိုဘာပုဂ္ဂိုလ်ကိုလဲယဟန္တာပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်တွေဥပါဒံမရှိတော့ဥပါဒံမရှိပေမဲ့သူတို့ဒီကပြောနေကြသွားနေကြစားနေကြဒီပုံစံမဲ့ရှိဒါပေမဲ့အစွဲမရှိတော့စိတ်ထဲမှာစွဲထင်နေတဲ့ပုံရိပ်အတုတွေဘာမှမရှိတော့အဲဒီဒါနဲ့ပတ်သက်ပြီးတော့အခုဥပါဒံယူနိုင်တယ်ဆိုတဲ့သဘောဥပါဒံမရှိတော့ရင်ဘုရားယဟန္တာတွေမယူတော့ဘူးဆိုတဲ့သဘောဒီနေရာမှာပေါ်လွင်တာနောက်တစ်ချက်ကြီးယူနိုင်တယ်တဲ့ယူနိုင်မှငတ်နိုင်သေလဲသေနိုင်ဥပါဒဏ်ကြောင့်သေရတာတွေရှိသလားမရှိဘူးလား
ရှိပါ
ရှိတယ်အများကြီးပဲဥပါဒဏ်ကြောင့်သေရတာတပိမ့်ပိမ့်တလိမ့်လိမ့်နဲ့ ဟိုတော့ကကလေးလေးတယောက်ပေါ့နော်အဘိုးကြီးကနေပြီးတော့ဟိုအယုတ်လောက်တတ်တဲ့အဘိုးကြီးကနေရမင်းယုတ်လေးတယောက်ပေးပါမယ်ဆိုပြီးတော့ဒါရှေ့တုန်းကဇာလန်ရှိခဲ့ပြီရမင်းယုတ်အဲလာလာပပလေးအဲ့ဒါလေးနောက်ပေးမယ်ဆိုရင်ဟိုကမပေးဘူးမပေးတော့အဲ့ဒါလေးဆွဲလန်းတဲ့စိတ်နဲ့အဲ့ကလေးသိရောအဲ့ဒါပါလဲဆိုတော့ဥပါဒဏ်ဥပါဒဏ်နဲ့သိတာဥပါဒဏ်ကြောင့်သိနိုင်အစွဲရောက်နေပဲသိနိုင်ယူနိုင်တယ်သိနိုင်တယ်ငတ်လည်းငတ်နိုင်တယ်တဲ့ငတ်တာကတော့ရှိတာပဲတဲ့တချို့မစားနိုင်မတော့နိုင်နဲ့နားဘူးသမီးဘူးနဲ့မစားနိုင်မတော့နိုင်ရှိသလားမရှိဘူးလားရှိတယ်သမီးသားတွေလည်းတရားတရားအစင်မပြေလို့ရှိရင်ပူပြီးတော့မစားနိုင်မတော့နိုင်ကြဓမင်းမင်းမင်းရှိသလားမရှိဘူ
း
ရှိတယ်စွဲလန်းတဲ့စိတ်ပေါ့အဲ့ဒါဘာလဲဆိုရင်ဥပါဒဏ်အဲ့ဒီဥပါဒဏ်ကြောင့်ယူလည်းယူနိုင်တယ်ငတ်လည်းငတ်နိုင်တယ်သိလည်းသိတယ်သူတို့ကအကြီးကျယ်နှိမ့်ဆက်တကယ်တော့အဲ့ဒီဥပါဒဏ်ကြီးကပြင်ပမှာတကယ်ရှိသလားဆိုရင်မရှိဘူးကိုယ်စိတ်ကနေကိုယ့်ကိုအရေးကိုအကောင်းထည့်လောက်တာဘာကူညီနဲ့လောက်တယ်လဲတူပါအကြောင်းကတော့၄မျိုးပဲကာမတို့တီလာတို့ဒိဋ္ဌိတို့ဒီအကြောင်းကြောင့်ဥပါဒံဖြစ်တယ်ဒါပေမဲ့ဥပါဒံသူကြီးပဲတတ်တာဖြစ်လို့မရအကူညီလို့တယ်ဥပါဒံဆိုတော့ပြင်းပြထန်ထန်ကြီးစွဲဖို့အတွက်ကအကူညီလို့တယ်အကူညီလို့တော့ဓမ္မသက်ကြမှာမပါဘူးပရိသတ်ဘုဘမှာသွားကြည့်ဥပါဒံဘာကြောင့်ဖြစ်လဲတဏှာကြောင့်ဖြစ်ကြိုက်ပါလေဆိုတဲ့အရာနေပြီးတော့ကြိုက်နေတဲ့မှုကနေပြီးတော့တဏှာရဲ့အကူညီနဲ့ဥပါဒဏ်ဟာအစွဲတွေကိုပုံဖော်ရတယ်။တဏှာရဲ့အကူညီနဲ့ပုံဖော်တဲ့အခါကျတော့အဲ့ဒီအရေးကလေးတွေအကောင်အထည်ဖြစ်လာပုံကိုဒီထဲမှာပြောချင်လို့ခန္ဓာစစ်တီအာတဝမရှိပါဘူးတဲ့။ဥပါဒဏ်နဲ့ခန္ဓာကကျတော့အာတဝရှိတယ်ဆိုပြီးပြတယ်။ဒီထဲမှာခွဲပြတာ။အာတဝဆိုတာကကာမတို့ဘဝတို့ဒိဋ္ဌိတို့ဝိညာဉ်တို့ဆိုတဲ့အာတဝအဲ့ဒီအာတဝဒီခန္ဓာမှာဘယ်နည်းနဲ့မှမရှိခန္ဓာဒီကဖြစ်ပြပဲအဲ့ဒီဖြစ်ပြမှာကာမဆိုတဲ့လောဘလည်းပဲမရှိကာမဆိုတဲ့လောဘအာတဝဥပေါင်းပါဝင်ပြီးတော့မနေဘူးဘဝဆိုတဲ့ဒီဘဝတွေကိုနစ်သက်တဲ့တဏှာလောဘလည်းပဲအဲ့ဒီခန္ဓာမှာဥပေါင်းပါဝင်ပြီးတော့မနေဘူးဒိဋ္ဌိဆိုတဲ့အယူမားလည်းပဲခန္ဓာမှာမရှိခန္ဓာကတော့သူ့အတူဖြစ်ပြသဘာဝပဲပေါင်းပြန်တတ်တဲ့သဘောရဲ့မြူမြင်မှုမလာမှုတိမှုခံစားမှုသဘောရဲ့အဲ့ဒီသဘောတက်တက်ကလေးတွေပဲပေါ်နေတာပေါ်နေတဲ့အာတဝဆိုတဲ့ဘုံအပြင်ဘဝတိုင်အောင်ဓမ္မအပြင်တရားအပြင်ကုသရဂုဆိုတာသောတာပန်တွေရဲ့ရှေ့ပေါ့သောတာပန်တို့သောတာပန်ဖြစ်ခါနီးရှေ့ရှေ့နာပိုင်းရှေ့နာပိုင်းရောက်ကစိတ်ကလေးပေါ့အဲ့ဒီဖြစ်အောင်သူကလိုက်ပြီးတော့သွားတဲ့တရားဘာနဲ့ဥမာတူလဲဆိုတော့အရက်နဲ့ဥမာတူစိတ်ရည်ပေါ့အာတဝအရက်နဲ့ဥမာတူအရက်တောက်ထားလိုက်တဲ့ပုဂ္ဂိုလ်မူးနေသလိုအာတဝရှိတဲ့စိတ်အာတဝရှိတဲ့စိတ်ဟာမူးနေအရက်တောက်ထားလိုက်တဲ့ပုဂ္ဂိုလ်မူးနေတယ်လို့အာတဝရှိတဲ့စိတ်ဟာမူးနေမူးနေတော့ဖြစ်စရာကိုလည်းပဲမုန်းစရာလို့ထင်မုန်းစရာကိုလည်းပဲဖြစ်စရာလို့ထင်အရက်တမထင်သလားမထင်ဘူးလားထင်တယ်ခဲကြီးအဲ့ဒီမှာအာတဝရှိခန္ဓာမှာတော့အာတဝမရှိဘူးဥပါဒณะခန္ဓာမှာအာတဝရှိအာတဝဒီစိတ်ထဲမှာသိထားတဲ့စိတ်ထဲမှာဥကပ်ပြီးတော့စိတ်ရည်သိနေတယ်လို့အရက်တောက်ထားတဲ့သဘောတရားလို့တည်နေတဲ့အရာမိမိတို့ဘဝမှာမွေးလာတဲ့အရာကြီးဘဝစတဲ့အရာဘဝနှစ်သက်ပါတယ်ဆိုတဲ့ဘဝဒီကနေကလောဘဆိုအဲ့ဒီလောဘဆိုဒီဘဝလေးမှာဘာလေးပဲဖြစ်ဖြစ်သမုဒိယဒိဋ္ဌာနာလောဘကြတော့အဲ့ဒါဆက်ပြောမယ်အဲ့ဒီအာသဝရဟာမိမိတို့စိတ်ထဲမှာစိတ်ရည်လို့အရက်တောက်ထားတဲ့လူမူးနေသလိုမိမိတို့စိတ်တွေကလည်းအာတဝကြောင့်အမှန်ကိုမမြင်ဘူးမူးနောက်အာတဝ၄ပါးပေါ့ဒါအာတဝကြောင့်တော့အကျေမရှင်းတော့ဘူးအဲ့ဒါလိုလေးဒါလေးမှတ်တာအရေးကနေအကောင်ဖြစ်ပေါ်ပုံကိုပြောချင်တော့အရေးကနေအကောင်ဘယ်သူကနေပုံပေါ်သလဲဆိုတာကိုအဲ့ဒီအကောင်လေးတွေဒီလိုခိုင်မြဲသွားအောင်မသိအောင်ဘယ်သူကဖန်တီးသလဲဆိုတာကိုပြောချင်တော့အဓိကအကူအညီယူတာတော့တဏှာရဲ့အကူအညီယူပြီးတော့တဏှာအကူအညီယူတယ်ဆိုပေမဲ့ဒီအာတဝတွေဒီဥပါဒณะခန္ဓာတွေမှာဘာရှိနေလဲအာတဝတရားရှိအာတဝတရားဒီကမိမိတို့ရဲ့စိတ်ကိုမူးယစ်ယီဝေအောင်ထုံလွှမ်းထားတဲ့သဘောတရားတွေတဲ့ကာမတဝလို့ခေါ်တဲ့ပြည်စည်းဥစ္စာတွေအပေါ်မှာလူချင်းနေတဲ့စိတ်ထဲစိတ်ဆင်မှာဆွဲလန်းမှတ်တင်နေမှုဆွဲထင်နေတာကာမတဝပေါ့ခုနကာမှုပါဒံနဲ့သဘောတူပါတယ်ဘဝတဝလည်းပဲဘဝပေါ်ရလာတဲ့ဘဝလေးမှာစိတ်အားဖြင့်ဆွဲပြီးတော့ဒါဒီဥပါဒဏ်ကလည်းပဲဘိုးဘက်ထဲမှာပြန်ထည့်ရင်ဥပါဒဏ်နဲ့ပြန်ထည့်လို့ရတယ်အာတဝ အတဝဥပါဒနဲ့ပြန်ထည့်လို့ရတယ်ဆိုပေမဲ့အတဝဆိုတဲ့သဘောကိုတတသဘာဝပေါ့လေသူ့ရဲ့အရေးသူ့ရစိတ်ရည်ကဲ့သို့အရက်ကဲ့သို့မူတ္တဝေဒနောက်ကြည့်စေတတ်သောကြောင့်ဒါအတဝဆိုပြီးအမိနဲ့အဲဒီတော့ဒါသဘောတရားရှင်းမဲ့ဆိုရင်သူ့ကြီးပဲရှင်းလိုက်ဆိုလိုရင်းပြောက်သွားမယ်လောလောဆယ်မှတ်ထားမှာမိမိတို့စိတ်ထဲမှာမာကြည့်နေလေအတဝဥပါဒနဲ့ခန္ဓာဖြစ်တဲ့စိတ်ထဲမှာပါပါနေလေအတဝပါခန္ဓာမှာတော့အာသဝဘာမှမရှိဘူးခန္ဓာမှာအာသဝမရှိဘူးဥပါဒณะခန္ဓာမှာအာသဝရှိဥပါဒณะခန္ဓာဒီဘလို့အကူညီယူပြီးဘဝလဲတဏှာအကူညီယူပြီးဘဝဒီတော့အာသဝကစင်ရီစုပ်ယူဖမ်းယူတတ်တဲ့သဘောတရားထားပါတယ်တဏှာကအစီတဏှာကအစီစွဲကတ်တယ်ဥပါဒณะကပြင်းပြင်းထန်ထန်ဆုပ်ယူတယ်ပုံဖော်ခြင်းပုံဖော်အောင်သူကအဲ့ဒီအပိုင်းလုံးပိုင်းနဲ့အရေးလေးတွေဟာအကောင်ဖြစ်ကြတယ်အရေးလေးတွေကောင်ဖြစ်တာကဲဒီသဘောတရားကိုသေချာသိအောင်မိမိတို့မျက်စိနဲ့သုံးတရားကိုကြည့်တယ်ပဲဆိုကြပါစို့ကြည့်လိုက်တဲ့အခါမှာမျက်စိနဲ့အသင်းနဲ့မြင်တဲ့အခါမျက်စိနဲ့အသင်းနဲ့ပေါင်းစုံမိတဲ့အခါဘာပေါ်လာလဲမြင်သိစိတ်မျက်စိအသင်းမြင်သိစိတ်အဲ့ဒီသုံးခုဟာအခုပြအခုပြပဲသွားတာအခုပြအခုပြသွားတာကိုမိမိတို့စိတ်ကမိမိတို့စိတ်ထဲကအာသဝတရားတွေရှိနေတော့ခုနကမြင်ပြီးသိလိုက်တဲ့အရာလေးကိုအာသဝကဖန်ဆုပ်တာအရမူသမားစိတ်ရင်စုပ်ယူထားလိုက်အာသဝကနေပြီးတော့အဲ့ဒီပုံရိပ်ကလေးကိုမြင်သိစိတ်အရိပ်ကလေးပေါ်ခြင်းကိုသူကဘာလို့လဲဖန်ဆုပ်ယူထားတယ်အာသဝကဖန်ဆုပ်ယူထားတဲ့ပုံရိပ်လေးဟာပျောက်သွားမှဆိုလို့တဏှာကအစီလေးနဲ့ကပ်ပြီးတော့ဆွဲထားလိုက်တယ်မလုံနိုင်အောင်ပုံရိပ်ကလေးမလုံနိုင်အောင်တဏှာကတစ်ခါဖန်ကပ်လိုက်တဏှာကဆွဲပြီးတော့ကပ်ထားလိုက်တော့ပုံရိပ်လေးဟာမလုံနိုင်တော့မန္တကယ်ကပုံရိပ်လေးရခုနမျက်ကြည့်ရမြင်သိသိရတဲ့ဒီပိုင်းနဲ့ဘာဖြစ်သွားလဲပျောက်တယ်အရိပ်ကလေးပဲမြင်ရအကောင်လိုက်ကြည့်ရသလားဆိုတော့မရအကောင်လိုက်ကြည့်မျက်စိထဲဝင်လာသလားသိရသလားမသိရအကောင်လိုက်ကြည့်မသိရအရိပ်ရောင်တော့လေသိရတာကိုပဲအာသောကမိမိတို့စိတ်ထဲမှာသူ့ဝင်နေတဲ့စိတ်ရည်ကဲ့သို့ခါတဲ့ပူပေါင်းပြီးတကမခွဲတာမခွာတာစိတ်ထားတဲ့အာသောကဒီဥသောအကြောင်းကြောင့်ငူးဝေနောက်ကြည့်နေတဲ့စိတ်ကအဲ့ဒီပုံရိပ်လေးဖန်ဆုပ်ယူထားတယ်ပုံရိပ်လေးရမန္တရားမမြင်တော့ဘုံရည်ဖြစ်ပေါ်ခြင်းရဲ့အကြောင်းကိုမျက်စိနဲ့အသင်းပေါက်ပြံပြောင်းလဲမှုဒါလည်းမမြင်တော့ဘူးအဲ့ဒီပေါက်ပြံပြောင်းလဲမှုရုပ်တရားနှစ်ခုပေါင်းပြီးတော့မြင်သိစိတ်ပေါ်တယ်ဆိုတာအာယုံဓာတ်ပေါင်းပြီးစိတ်ကလေးပေါ်တယ်ဆိုတာလည်းသူနားမလဲတော့သူနားလဲတာကဒီဘုံရည်ကလေးကိုဖမ်းယူထားလိုက်စုပ်ယူထားလိုက်ဖို့ပဲနားလဲလက်ခံထားစရာမဟုတ်တဲ့ဘုံရည်လေးကိုသူကလက်ခံထားလိုက်ဒါပယ်ရမယ့်တရားပဲသွန့်ရမယ့်တရားပဲဆိုတာသူမသိအမှန်တကယ်မရှိဘူးဆိုတာလည်းသူမသိတကယ်မရှိတဲ့ပုံရိပ်ကလေးကိုဘလူကဆွဲယူထားလိုက်လေအာသဝအာသဝကစုပ်ယူထားလိုက်တဲ့အခါကျတော့အဲ့ဒီစုပ်ယူထားတာလေးပြန်ပြီးမပြောက်သွားအောင်တဏှာကအစီးတွေနဲ့ကတ်တဏှာကဆွဲကတ်ထားလိုက်တာကြိုက်တယ်ဆိုတာအစွဲအနေနဲ့ဆွဲပြီးကတ်ထားလိုက်ကတ်ထားလိုက်တဲ့အခါကျတော့မလုံနိုင်တော့ဒီပုံရိပ်လေးကအဲ့ဒီပုံရိပ်လေးမလုံနိုင်တဲ့ပုံရိပ်လေးကိုဘသူကပုံပေါ်လဲဆိုတော့ဥပါဒံကာမဥပါဒံကလည်းပဲအကောင်းအနေနဲ့ကြိုက်တဲ့ဆိုတော့အကောင်းအနေနဲ့ပုံပေါ်တယ်ဒိဋ္ဌိအနေနဲ့လည်းပဲဒါငါတို့သက်ဆိုင်တာပဲဆိုပြီးတော့ဒိဋ္ဌိကအမှားအနေနဲ့ပုံပေါ်တယ်သီလအလေးချင်းအနေနဲ့ပုံပေါ်တယ်အတ္တကခိုင်မြဲတဲ့အနေနဲ့ပုံပေါ်လိုက်တယ်အဲ့ဒီအရေးကလေးဟာပျောက်လဲမပျောက်တော့ဘူးလှုပ်လဲမလှုပ်နိုင်တော့ဘူးအကောင်ကြီးဖြစ်သွားဥပါဒဏ်ကနေပြီးတော့ပုံပေါ်တယ်အာသဝကနေဆွဲယူထားတယ်ဆွဲယူထားတယ်တဏှာကမလှုပ်အောင်ချုပ်လိုက်တယ်ဥပါဒဏ်ကနေပုံပေါ်တယ်ဒီတော့မိမိတို့စိတ်ထဲမှာအာသဝရှိနေတယ်တဏှာရှိနေတယ်ဥပါဒံရှိနေတယ်ဆိုရင်အရေးတိုင်းဟာအကောင်ဖြစ်နေတယ်အရေးတိုင်းဟာဘာဖြစ်မလဲအကောင်ဖြစ်နေတယ်အဲ့ဒီအကောင်ဟာအမြဲတမ်းမိမိတို့ကိုနှိပ်စက်တယ်ဘယ်ပြည့်ပြည့်မလွတ်တော့ဒီလိုအရေးကနေအကောင်ဆိုတဲ့ဥပါဒံဖြစ်ခြင်းဟာဥပါဒံရဲ့ခန္ဓာစိတ်တွေမှာဆွဲတင်နေတဲ့ပုံရိပ်လေးဟာဘယ်ကနေစလာလဲအာသဝမိမိတို့စိတ်ထဲမှာအာသဝရှိနေလို့ရံမှုမှာစိတ်လို့ဖြစ်နေလို့မချစ်တင်တာလည်းချစ်မမုန်းတင်တာလည်းမဟုတ်မုန်းတင်တာတော့မမုန်းချစ်တင်တာတော့မချစ်ဘူးအဲ့ဒီလိုဖြစ်အရမူတော်ကဟာအမှန်ကိုမမြင်တော့အမှန်ကိုမမှားဘူးအမှန်လို့အဲ့လိုလုံးမြင်အဲ့လိုမြင်ခြင်းဟာမိမိတို့ရဲ့စိတ်ထဲမှာအဲ့လိုမြင်နေခြင်းဟာအာသောဝလို့အဲ့ဒီအာသောဝပေါ်လာတိုင်းမြင်တဲ့နေရာကြားတဲ့နေရာကပုံရိပ်လေးတွေကြားတော့လည်းကြားတဲ့ပုံရိပ်ပေါ့မြင်လို့လည်းမြင်တဲ့ပုံရိပ်အဲ့ဒါလေးတွေကိုအာသောဝကသုံးယူထားတယ်တဏှာစီးရမလုံနိုင်အောင်ချုပ်နှောင်လိုက်ဥပါဒံကပုံဖော်တယ်ဥပါဒံပုံဖော်တော့ဥပါဒံဒီကာမဥပါဒံဆိုတာပတ်ဝန်းကျင်အားလျော်စွာပုံဖော်တာပ အဝင်ကျင်မှာလူတွေအဆင့်အမျိုးမျိုးရှိအဆင့်အမျိုးမျိုးရှိတော့သူ့အဆင့်အားလျော်စွာသူပုံဖော်သွားတာပဲသူ့အဆင့်အားလျော်စွာသူပုံဖော်သွားတာပဲခဏခဏပြောခဲ့ပြီးဆိုင်ကသမားလည်းပဲသူ့ပဝင်ကျင်အားလျော်စွာသူတို့နာကပြောနေဆိုနေတဲ့စကားသံဆိုရင်ကောင်းတယ်ပေါ့အဆင့်မြင့်တဲ့ဘုရားသံတရားသံဆိုရင်သူတို့ကကောင်းတယ်လို့သူတို့သတ်မှတ်လို့မရဘူးအဲ့ဒါလို့ပုံဖော်တယ်သူတို့ကြိုက်တဲ့အနေနဲ့ပုံဖော်တယ်မကြိုက်တဲ့အနေနဲ့ပုံဖော်တယ်ဒါကမှုပါတယ်အဲ့လိုပုံပေါ်နိုင်ခြင်းဟာအမှန်လားဆိုတော့အမှားပဲအပြောနဲ့ပုံပေါ်တာမလို့ဒိဋ္ဌိဥပါဒာအနေနဲ့အမှားအနေနဲ့လည်းပုံကြီးတွေပေါ်လာအမှားအနေနဲ့ပုံပေါ်ပြီးတဲ့အခါကျတော့အလေးအကျင့်နေရာဖြင့်လည်းပဲဒါသူတို့အတင်လာတိုင်းမှာကွာသွားရိုးသွားခြင်းပါဆိုပြီးတော့အကျင့်နေရာဖြင့်ပုံပေါ်ခိုင်မြဲတဲ့သိရှိထင်ရှားရှိတဲ့အနေနဲ့ပုံပေါ်လိုက်တော့ဒီအရေးကလေးဟာအကောင်ဖြစ်တဲ့နေရာမှာလုံးဝခိုင်မြဲသွားအဲ့လိုခိုင်မြဲသွားတဲ့အကောင်လေးဒီဘယ်ရောက်ရောက်နှိမ့်ဆက်သလားမနှိမ့်ဆက်ဘူးသူရဲ့နေဆက်ချက်ကြောင့်တည်လဲတည်နိုင်တယ်ယူလဲယူနိုင်တယ်ငတ်လဲငတ်တယ်အဲဒီတော့ဒါပစ္စည်းဝတ္ထုအရာဝတ္ထုတစ်ခုသို့မဟုတ်လူပုဂ္ဂိုလ်တယောက်အနေနဲ့ဥပမာအနေနဲ့ထားပြီးတော့ကြည့်မယ်အဲ့လိုကြည့်တော့မှလည်းပဲကိုဖြစ်စင်မှနည်းနည်းသဘောပို့ပြီးတော့ပေါ့အဲဒီတော့ဥပမာဆိုမိဘနဲ့သားသမီးပဲဥပမာထားပေါ့မိဘတွေကသားသမီးတွေရှိကြသားသမီးလေးကိုမိမိတို့မျက်စိနဲ့ကြည့်လိုက်သားသမီးတယောက်ကိုကိုမျက်စိနဲ့ကြည့်လိုက်တော့မိမိရဲ့မျက်စိနဲ့သားသမီးရဲ့အခြင်းနဲ့နှစ်ခုပေါင်းပြီးတဲ့အခါမှာမြင်သိမှုလေးပေါ်တယ်။မြင်သိမှုပေါ်တာဘာလို့မြင်သိရလဲဆိုတော့သားသမီးရဲ့အခြင်းကိုပဲမြင်ပြီးသိရတယ်။ဖြူဖြူမဲ့မဲမဲမဲညိုညိုမဲပြန်ပြမဲဝိုင်းဝိုင်းမဲပိရင်ပိမဲအခြင်းကိုပဲမြင်သိရတယ်။တကယ်ရှိနေတာကမြင်သိစိတ်ဒီဘာလို့မြင်သိရလဲအခြင်းကိုပဲမြင်သိရတယ်။အဲဒီလိုအခြင်းကိုမြင်သိရတဲ့အခါစိတ်ထဲမှာမိဘတွေရဲ့စိတ်ထဲမှာအာသောတရားရှိမိဘတွေရဲ့စိတ်ရလည်းပဲအယက်မှုသမားစိတ်လိုပဲအာသောအာသောဆိုတဲ့စိတ်ရင်နဲ့စိတ်ထားတဲ့အတွက်ကြောင့်အာသောဆိုတဲ့စိတ်တွေအာသောဆိုတဲ့သဘောတရားရှိတဲ့အတွက်ကြောင့်အဲ့ဒီသာသမီရဲ့ခုနမြင်ရတဲ့အခင်းပုံရိပ်ကလေးကိုသူတို့စိတ်ထဲမှာဆွဲယူလိုက်စုပ်ယူထားလိုက်စုပ်ယူထားလိုက်တယ်အဲ့လိုစုပ်ယူထားလိုက်ပြီးတော့သူသာသမီဆိုတော့သူချစ်သလားမချစ်သဘောကျသလားမကျသဘောကျခုနပေါ်တဲ့စုပ်ယူထားလိုက်တဲ့အာယုန်ထဲမှာပေါ်နေတဲ့စိတ်ထဲမှာပေါ်နေတဲ့ပုံရိပ်ကလေးကိုအာသဝကဖန်ဆုပ်ထားတယ်။ဖန်ဆုပ်ထားလိုက်တဲ့အာသဝကိုမလုံနိုင်အောင်ကြိုက်နှစ်သက်ပါတယ်၊ခင်ပါတယ်၊မင်ပါတယ်ဆိုတဲ့တဏှာကဖန်ချုပ်လိုက်။ခင်ပါတယ်၊မင်ပါတယ်ဆိုတဲ့တဏှာဖန်ချုပ်လိုက်တော့သာသမီပုံရိပ်လေးဟာသူ့စိတ်ထဲမှာခိုင်သွားပြီ။ဒါပေမဲ့အကောင်မဖြစ်သေးဘူး၊ခိုင်ုံပဲခိုင်။အကောင်ဖြစ်အောင်ဘလူကပုံခေါ်လဲဆိုတော့ဥပါဒံ၄ပါးကပုံခေါ်တယ်။ကာမဥပါဒံတဲ့။ဒါလေးဟာသဘောကျစရာကောင်းတဲ့အရာလေးပဲဆိုပြီးတော့ခုနပုံရိပ်လေးရအကောင်ဖြစ်တယ်ဒိဋ္ဌုပါဒံဒါငါတို့သာသမီပဲဆိုပြီးတော့အရိပ်လေးရအမားအနေနဲ့ဗာပြရလဲအကောင်ဖြစ်တယ်တို့သာသမီဆိုတော့ကွာဒါကျွေးရမှာပဲမွေးရမှာပဲပြုလုပ်ပေးရမှာပဲပြောရဆိုရမှာပဲအလေးကျင့်အနေနဲ့လည်းပဲအရိပ်လေးရဗာပြလာလဲအကောင်ဖြစ်တယ်ဒီသာသမီလေးဟာအခုမျိုးနဲ့ပြက်နဲ့သေသွားနိုင်ပေမဲ့သူ့ရဲ့ရုပ်ရည်ဒီကံစိတ်ဥဒုအဟာရကြောင့်ချက်ချင်းဖောက်ပြန်ချက်ချင်းသေသွားနိုင်ပေမဲ့သာသမီတည်မယ်လို့ဗမိဘတွေးတယ်ဘသူမှမတွေးဘူးအဲ့တော့ဒီသားလေးအသက်ရှင်နေသေးတယ်ဆိုတဲ့အနေအားဖြင့်သူ့ရင်ထဲမှာပုံပေါ်သလားမပေါ်ဘူးလားသာသမီလေးတခါကြည့်အဲ့သာသမီသွားပြီကြောင်းသွားပြီသားဘယ်ဘဲသွားပြီသွားပြီဆိုကြပါစို့ဘယ်ဘဲသွားသွားခုနကသူ့ရင်ထဲမှာစွဲထားတဲ့သာသမီပုံရိပ်အကောင်လေးဟာရင်ထဲမှာရှိနေခဲ့သလားမရှိနေခဲ့ဘူးရှိနေခဲ့ပျောက်ရဲ့လားမပျောက်ဘူးသာသမီဘယ်သွားသွားကိုရှိရပျောက်သွားပြီမဲ့အဲ့ဒီဟာမပျောက်အဲ့ဒီအစွဲရမပြောက်ဒီတော့ဒီဖြစ်စဉ်မှာကြီးတယ်ဒီဖြစ်စဉ်မှာဒီဥပါဒณะခန္ဓာပေါ်လာခြင်းဟာအာသဝတွေကလည်းပန့်ပိုးတယ်တဏှာကလည်းပဲအကူညီပေးတယ်ဥပါဒံကအဲ့ဒီအကူညီတွေအာယူပြီးတော့ပုံဖော်တယ်ပုံဖော်တော့ပေါ်တယ်ပုံဖော်တော့ပေါ်တော့ဘုံမှာဖြစ်ပြီးပြက်သွားပါတယ်ဆိုတော့အရေးကလေးတွေသူ့အရေးကိုပေါ်စေတတ်တဲ့မူရင်းသဘာဝကတော့မခိုင်မြဲပဲနဲ့ချက်ချင်းပေါ်ချက်ချင်းပျောက်ကြီးကတော့မခိုင်မြဲပဲနဲ့ဒီရိတ်ကြီးကလာခိုင်နေနေခြင်းဟာဒါတော်တော်မားတယ်အမမားရင်းစွာစွဲပြီးတော့ယူထားလို့လာဒီလိုခိုင်မြဲနေတာဒီခိုင်မြဲတဲ့သဘာဝကြီးကိုပြောက်အောင်ဥပါဒณะခန္ဓာပြောက်အောင်မလုပ်မလဲဆိုတော့အာသဝမရှိအောင်လုပ်အောင်တဏှာမရှိအောင်လုပ်အောင်အစွဲတွေကိုပဲဖျောက်ပြည်ဥပါဒံအနေနဲ့ပုံမော်တဲ့ဥပါဒံ၄မျိုးကိုရှင်းထုတ်ပြည်ဒါဆိုလို့ရှိရင်ပုံရိပ်တွေဟာအကောင်မဖြစ်တော့ပုံရိပ်ကပေါ်ပြီးရင်ပေါ်တဲ့အချိန်ပြောက်သွားတယ်ဒါဒီပုံရိပ်လေးတွေဟာအကောင်ဖြစ်ပေါ်ဖို့ Now that Uma Kuna Badu in Ian's role, who may be a Yokin, Zagari, Dirkama, who would you Zalam and Java, would you Zalam so yet? Dido, Bididido, Dividido, Chuck Lady Sheet. Any Chuck Lady Emma, Bonyak Lady Sheetram Sheet. The Bonyak Lady Ha, Dido, Chuck Liani Bido, Hanso Yutala. Hanso Yutala, I did well, Eddie. Didi Chuck Lady will set her tail Bido. ท่องจีไล่ได้ในตัวนี้ดีปงยี่เลยอ่ะอะคู่ท่องคู่ทวดทวดแล้วมันทวดทวดเลยไอ้ที่คู่มาเนี่ยดีดีสี่ดีจักเลยอ่ะปงยี่เดี๋ยวดูลองท้าเราฮันเท่าอยู่ท้าเลยด้วยเจ้าปงโบได้เสร็จสี่เดียกมาที่ปงยี่หาโบลาจะไปไอ้ที่คู่มาเนี่ยจีเองดีสี่ดีจักเลยอ่ะอาตัวลูกพี่มาอาตัวบ้านเนี่ยบ้านนี่เลยตัวจันนาเนี่ยบ้านเช่าท้าได้ดีสี่ดีจักเลยมา คุณนายกบ่งยี่เดียวเท่าไหร่ไอ้ที่ยกบ่งยี่เดียวพอลาบุก็คงเชื่อลาบุปุ๊บดูว่าเป็นมังมีอะเสกันนี่เป็นทุกไอ้ที่เสกันรู้อุบาทที่ตรงนู้นบ่งอะไรเดียวจะยังบ่งยี่เดียวพอหนาดูรู้ตรงนู้นมังเนี่ยทำไมอะที่บ่งยี่เดียวเจ้าบ่งนะมาเจ้าตัวอุไอ้ที่บ่งยี่เดียวเนี่ยจีเดียวดูเด็กกูอยู่อ่างมูอ่างงูอ่างยี่อ่างกงเล่าตัวไอ้ที่อุมาเนี่ยจีเนี่ยเป้ต้องเอาเปล่าเลยไอ้ที่ที่ฮาวเชี่ยวตัวก็ไม่มีเงินมาอาลั ောက်ဘူးဆိုရင်အာတော့ပျောက်သွားမှာမမှန်ကန်ကန်နဲ့သေးသေးချာချာသတိထားကြည့်ပြီးတော့ပုံရိပ်ပေါ်ပုံရိပ်ပေါ်တယ်ဆိုတာသိလို့ရှိရင်အာတော့အနေနဲ့မစုပ်ယူတော့အခုကမမှန်ကန်ကန်မသိလို့သာလျှင်အယက်မှုသမားလိုပဲစိတ်တရားဝေဒတိဝါဒတာဖြစ်နေလို့သာလျှင်ဒီပုံရိပ်ကိုမိမိတို့စုပ်ယူထားမိစုပ်ယူထားမိတော့အဲဒီမှာပုံရိပ်မျိုးမျိုးဟာခုနကပြောခဲ့တဲ့ဥပမာအရာဘာတွေဖြစ်နေလဲအကောင်မျိုးမျိုးဖြစ်ပြီးတော့ကိုယ်ငိုအောင်ရေအောင်ယူအောင်မူအောင်ငှအောင်သေးအောင်အကုန်လျှောက်လို့တော့ဒီဖြစ်ရတော်တော်ကြီးဖြစ်ဆိုးတာတဲ့အမှန်တကယ်သိလို့ဖြေရှင်းမယ်ဆိုရင်သိခရင်လာတာတော့မဟုတ်ဘာလို့လဲဆိုတော့အသိရောလို့အသိညာကတော့တော်တော်ကြီးသိဖို့လို့သိတာမှဂါကနနာသိဖို့လို့ဂါကနနာသိရင်တို့ရဲ့နှိမ့်ဆက်တဲ့အကြောင်းသိမယ်တို့ဖြစ်ကြောင်းတွေသိမယ်တို့ပေါ်ကြောင်းတွေသိမယ်ဆိုရင်ဓာရီဖြေရှင်းလိုက်တဲ့အခါကျတော့ပေါ်ပါတော့မလားမပေါ်တော့မပေါ်တော့ရင်နှိမ့်ဆက်နိုင်မှာတော့မနှိမ့်ဆက်နိုင်တော့ခရီးတော့ဒါတော်တော်ကြီးရေးကြီးရဲ့အခုဥပါဒณะခန္ဓာပေါ်ခြင်းဟာအာသောရီတဏှာတွေကပူပေါင်းပြီးတော့ဥပါဒဏ်ကပုံပေါ်လို့ပုံပေါ်တဲ့အခါမှာဥပါဒณะခန္ဓာဆိုပြီးတော့ရိတ်ကနေအကောင်းကြီးဖြစ်ကြတယ်ဘုရားယဟန္တာတွေကြတော့အဲ့ဒါလို့အာသောရလည်းမရှိတော့တဏှာလည်းမရှိတော့ဥပါဒဏ်ကလည်းပုံမပေါ်နိုင်တော့သူတို့ကြတော့ဥပမာတစ်ခုအနေနဲ့ပြန်ကြည့်ဥမာတစ်ခုအနေနဲ့ကြည့်ရင်ဥမာမှန်မဲဆိုကြပါလို့မှန်မှာကိုကြည့်နေတဲ့မှန်ပေါ့ကြည့်နေတဲ့မှန်မှာလူတယောက်သွားရရင်အဲ့ဒီမှန်ထဲမှာအရေးပေါ်သလားမပေါ်ဘူးအဲ့ဒီမှန်အဲ့ဒီရိတ်ကိုစုပ်ထားတာမစုပ်ထားဘူးမစုပ်ထားဘူးတဲ့မစုပ်ထားတော့အဲ့ဒီမှန်ရှိရာရိတ်ထွက်လဲရနေတဲ့လူထွက်လဲထွက်တော့မှန်ထဲမှာရိတ်ကကျန်နေတာမကျန်တော့ဘာဖြစ်လို့လဲတဲ့စုပ်မှမစုပ်ယူတာမဆုပ်ယူတာတော့ချုံနှောင်ကြလည်းမလို့တော့ပုံပေါ်ကြလည်းမရှိဘူး။ဘုရားရဟန္တာတွေရဲ့စိတ်ကြတော့အခုမှန်နေပေါ်တဲ့မှန်နေပေါ်တဲ့အရေးလိုပဲ။သူတို့ရဲ့စိတ်ဟာအဲ့ဒီအရေးတွေကိုဘယ်တော့မှမဆုပ်ယူတာတော့။အာလောဘဆိုတဲ့စိတ်ရည်သူတို့စိတ်ထဲမှာအယက်မှုမှစိတ်လို့မဟုတ်မမှန်ကန်ကန်မြင်တဲ့သဘောတရားရှိတော့ကြောင်းအရေးကိုအရေးမှန်သိတယ်ဒီအရေးဘယ်ကနေပေါ်လဲ။အာယုံဓာရနှစ်ခုပေါင်းကနေပေါ်တယ်။ဒါသိတဲ့အတွက်ကြောင်းဒီရိတ်ကိုသူတို့ဖမ်းမထုတ်တော့ဖမ်းမထုတ်တဲ့အခါကျတော့အရေးဟာသူ့ရှိပေါ်တော့ခဏတော့မြင်ရသလားမမြင်ရဘူးမြင်ရကြွယ်သွားလို့ရှိရင်မြင်ရပါတော့မလားမမြင်ရတော့ဒီရိတ်ကလည်းဘယ်ချိန်ကြွယ်တယ်လဲတဲ့ဘယ်ချိန်ကြွယ်တယ်လဲဆိုတော့သူ့ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတစ်ခုဟာအခုဖြစ်အခုပြည့်အပြားလေးဘောတင်လာတဲ့မုံကြီးစိလေးနန်းစီလေးခုတင်ခုလိမ့်ရတယ်လို့အကြောင်းဖြစ်တဲ့ကောင်မှဒီလောက်လေးဖြစ်ပေါ်တယ်ဆိုရင်အကျိုးဖြစ်တဲ့မြင်သိမှုပါဟောချက်ချင်းပြောက်မလားမပြောက်ပြောက်တယ်ဟိုဘက်ကကောင်းထယ်ရှိနေတဲ့ခိုင်မာရှိနေတဲ့ရုပ်နှစ်ခုကပေါင်းစုံမိပြီးတော့ခိုင်မာမရှိတဲ့မြင်သိမှုဆိုတဲ့အရေးကလေးဖြတ်ကနေထိုးပေါ်လာတဲ့အချိန်ဟိုဒီအရေးကလေးပေါ်မြင်သိမှုပေါ်ဖန်တီးပေးတဲ့အရာတော်ပြက်သွားမှဒီမြင်သိမှုဟာရပ်တည်လို့ရပါတော့မရတော့ဘူးမီးနဲ့မီးခိုးလိုပဲမီးငိမ့်သွားမီးခိုးရှိပါတော့မရှိတော့မီးကြီးတို့ဒါမီးခိုးရှိတာမီးငိမ့်သွားတယ်နဲ့မီးခိုးလုံးလုံးမရှိတော့အဲ့ဒါလိုပဲမီးကိုသွဲပြီးပြီးဖြစ်လာတဲ့မီးခိုးဟာ မီးတွေဝါမှာတော့မီးကိုလည်းမရှိတော့ဒါဆိုရင်အခုပြောခဲ့တဲ့ပုံရိပ်ကလေးတွေဟာယုံနှခုပေါင်းမှုကြောင့်မြင်သိမှုဆိုတဲ့အရေးရောင်လေးပေါ်ခြင်းဟာယုံနှခုပြက်သွားတာနဲ့အရေးရောင်ပျောက်မလားမပျောက်ပျောက်ဒါဆိုရင်ဘုရားယန္တာတွေရဲ့စိတ်ကိုခတ်မှန်းကြည့်လိုက်မှန်ရှိမှရတဲ့ပုံလိုပဲမှန်ရှိမှရတော့ပေါ်တယ်မှန်ရှိမှမရတော့ရင်မပေါ်တော့ဒီတော့သူတို့ကလည်းပဲမြင်သိတဲ့အခါမှာမြင်ပြီးသိတဲ့အချိန်ခါမှာသူတို့ရဲ့စိတ်ထဲမှာပုံရိပ်ကလေးပေါ်တယ်အာယုန်တော်ရနှစ်ခုချုပ်လို့မြင်သိမှုလေးချုပ်သွားရင်သူတို့စိတ်ထဲမှာလည်းပဲဘာမှမရှိဘူးအဲ့ဒါကိုပါဠိလိုပြောရင်ဒိဋ္ဌိဒိဋ္ဌာမတ်တယ်မြင်ယုံမြပဲမြင်တာတော့သူကမြင်တယ်သိတယ်မှန်တယ်မှာပုံရိပ်ပေါ်တယ်လို့ထင်ထင်ရှားရှားကြီးပေါ်တယ်ဒါဘယ်သူပဲကွာယောက်ျားမိန်းမပေါ်သလားမပေါ်ဘူးလားပေါ်တယ်ပေါ်တော့ပေါ်တဲ့အတိုင်းသိသိပြီးတော့ပြီးသွားတယ်ခုနကပြောခဲ့တဲ့ဒီပုံရိပ်ကိုပေါ်စေနိုင်တဲ့မြင်သိမှုကိုပေါ်စေနိုင်တဲ့ယုံနှစ်ခုကလည်းပဲအခုဖြစ်အခုဖြစ်ဆိုတော့မြင်သိမှုဆိုတဲ့ပုံရိပ်လေးကလည်းအခုဖြစ်ခြင်းပဲပျောက်သွားတာပဲတဲ့အဲဒီလိုပျောက်သွားပုံကိုဂါဂနန္ဒအမှန်တကယ်သိတော်မူသောဘုရားယဟန္တာတွေကြတော့သူတို့ယင်ထဲမှာအာသောဝကလည်းမရှိတဏှာစိတ်ကလည်းမဆုံးယူနိုင်တဏှာစိတ်ကလည်းမကတ်နိုင်ဥပါဒဏ်ကလည်းပုံပေါ်စရာအကြောင်းမရှိပုံပေါ်စရာအကြောင်းမရှိတော့သူတို့ဟာခန္ဓာဆိုတဲ့ဆင်းရဲမှုရှိပေမဲ့ဥပါဒณะခန္ဓာဆိုတဲ့ညင်းလဲမှုတောင်မခံရတော့ဘူး။ဘာဖြစ်ဖြစ်သူတို့ဘာမှပူပြမရှိတော့ဘူး။ဘလို့ပုံငန်းနဲ့ပဲနေရနေရသူတို့မှာပြဿနာရှိသေးလား
။
မရှိတော့။ဘယ်ဆရာဝန်ကလည်းကြောက်เสียမလို့တော့အားကိုးเสียမလို့တော့ဒီသဘောဝိညာအမှန်တကယ်ရှိ။အဲ့ဒါသဘောပေါက်အောင်ကြိုးစားဒီဥပါဒณะခန္ဓာသဘောပေါက်ရင်ကိစ္စပြီးတယ်သူက။ဥပါဒณะခန္ဓာသဘောပေါက်ရင်ကိစ္စပြီးတယ်သဘောပေါက်ပြီးတော့လေ့ကျင့်ပါတဲ့။ကျင့်ကြည့်ပါလူတရားတွေ့လို့ရှိရင်အရေးလိုမှတ်ထားလိုက်မြင်သိတဲ့လေးပေါ်တယ်ဘုရူပါတိမြင်သိတယ်မြင်ပြီးသိပြီးသွားပြီကွာဆိုရင်နောက်ခြေတရားအကြောင်းရှိသေးလားမရှိတော့အဲ့ဒါလို့မှမဟုတ်ရင်တော့ဥပါဒณะခန္ဓာရှိနေရင်တော့ဥပါဒณะခန္ဓာနေနဲ့အရေးကိုအကောင်ပေါ်ထုတ်လိုက်ရင်တော့အဲ့ဒီအကောင်ကကိုယ်နောက်တစ်ခေါက်ခေါက်လိုက်ပြီးဒုက္ခပေးမှာပဲပေးလို့ပေးမှာမပေးပဲမနေအဲ့ဒီတော့ဒါဒီအရေးကောင်လေးတွေဟာဥပါဒณะခန္ဓာခန္ဓာ၅ပါးကိုဆွဲပြီးဖြစ်တာဆိုတော့ခန္ဓာငါးပါးပေါ်မှာပေါ်လေမျက်စိနားနှာခေါင်းရှာခန္ဓာကိုယ်မှာပဲပေါ်တယ်ခန္ဓာငါးပါးဒီမျက်စိရနဲ့မြင်တဲ့နေရာနဲ့ခန္ဓာငါးပါးပေါ်သလားမပေါ်ကြားတဲ့နေရာရောခန္ဓာငါးပါးပေါ်သလားမပေါ်ကြားတဲ့အတန်တန်ကြားတယ်ကြားတော့အတန်နဲ့နားနဲ့ဒီပေါက်ပြန်ပြောင်းလဲတတ်တဲ့အတွက်ရုပ်ခန္ဓာတစ်ပါးဘာတန်လေးပဲကွာလို့မှတ်တာကပညာခန္ဓာတစ်ပါးအာရီတန်လေးကနားထောင်လုံးကောင်းတယ်ကွာဆိုတဲ့ခန္ဓာချက်တစ်ပါးသိတယ်ဘာတန်ပဲလို့သိတာကဝိညာဉ်တစ်ပါးအဲ့ဒီလိုသိအောင်စိတ်ကိုတည့်ပေးတာခန္ဓာတစ်ပါးဒါပဲပေါ်တယ်ခန္ဓာငါးပါးပေါ်တာပဲဘာသာကြကြအဲဒီခန္ဓာငါးပါးပေါ်တော့မိမိတို့ကခန္ဓာငါးပါးမသိတဲ့အခါကျတော့ဒါဘုသူတံပဲကွာပညာဆိုတဲ့အပြောတွေကနေဖုံးလွှမ်းသွားတယ်အပြောလေးမျိုးကနေသဘောခန္ဓာဆိုတဲ့သဘောကိုထိုးပိတ်လိုက်တော့အပြောမှတင်မဲ့ကိစ္စပြီးပါအဲဒီတော့အဲဒီတန်လေးဟာပေါ်ပြောက်ကြားပြောက်အဲဒီဖြစ်တာလေးကိုကိုကစုပ်ယူထားလိုက်ဒီတန်လေးကိုမှတ်ပြီးတော့ဆွဲယူထားလိုက်အာလောအရင်နေနဲ့မိမိတို့စိတ်ထဲမှာစိတ်ဝင်ပြီးတော့တဏှာနဲ့ဆွဲကတ်ထားလိုက်တယ်။အာတန်သိကောင်းတာပဲကွာ။ဆွဲကတ်ထားပြီးတော့ကာမှုပါဒံအကြိုက်နဲ့ပုံခေါ်တယ်။အမားနဲ့ပုံခေါ်တယ်။အလေးချင်းနဲ့ပုံခေါ်တယ်။ခိုင်မြဲတဲ့အနေနဲ့ပုံခေါ်တယ်။အဲ့ဒီအတန်ဟာမပြောက်တော့။ဘယ်ကားပြန်ပြီးတော့မျက်စိမိတ်နားထောင်နားထောင်နားရဲကြကြမရကြရညတဏှာညတဏှာကြီးလည်းပဲကြားနေတော့တာပဲဒီတန်။ငါနားရဲကထွက်ကုန်မထွက်သေးပါဘူးကွာဆိုပြီးတော့ဖြစ်သလားမဖြစ်ဘူးလား
။
ဖြစ်တယ်။အဲ့တော့အဲ့ဒါလို့ဖြစ်တော့ဒါဥပါဒณะခန္ဓာနှိပ်စက်ပြီဒီတန်ဟာအိတ်မရအောင်နှိပ်စက်ဒီတန်လေးကြောင့်တွေးနေတွေးနေမိရင်အိတ်လိုပြောပါတော့မလားမပြောတော့အိတ်မပြောနိုင်ဘူးဆိုတာဥပါဒณะခန္ဓာနှိပ်စက်ယူတာတွေငတ်တာတွေသေးတာတွေဥပါဒณะခန္ဓာနှိပ်စက်တာကြီးအဲ့တော့ကျန်တဲ့ပုဂ္ဂိုလ်ကတော့ကိုယ်ဒီလိုကြီးလာနှိပ်စက်ဖို့ဆိုတာဝေးပါလေနော်အများကြီးပဲသာသမီကလည်းကိုယ်နှိပ်စက်ဖို့ဆိုတာသာသမီမိဘကိုပြန်ပြီးဆဲဆိုရဲထုရဲရဲနဲ့ဟဲ့ဆိုတာတောင်းတောင်းဖြစ်ခဲလာပါဖြစ်လည်းပဲခန္ဓာကိုယ်သာခန္ဓာကိုယ်သာနာအောင်နှိပ်စက်လို့ရမယ်စိတ်ကိုနာအောင်နှိပ်စက်လို့တော့မရဒါပေမဲ့ခုနစွဲထားတဲ့ပုံရိပ်မရှိတဲ့အရာကတော့စိတ်ကိုနာအောင်နှိပ်စက်သလားမနှိပ်စက်ညင်းစဲတာမှမျိုးမျိုးညင်းစဲတာဘယ်လောက်တိအောင်ညင်းစဲနိုင်လဲယူနိုင်တယ်တင်နိုင်တယ်ငတ်နိုင်တယ်အိတ်မပြောအောင်လုံနိုင်တယ်အကုန်လုံနိုင်ကမကမဂျွန်းတို့အောင်လုံနိုင်ဒီတော့ဒါပါလဲဆိုရင်အကြီးကျယ်ဆုံးတော့ဒုက္ခကြီးအကြီးကျယ်ဆုံးတော့ဒုက္ခကြီးပေးနေတာဥပါဒณะခန္ဓာဒါဥပါဒณะခန္ဓာရှိနေသမျှအကြီးကျယ်ဆုံးတော့ဒုက္ခဆိုပြီးတော့သိရင်ထဲမှာပြသာတေချာသဘောပေါက်အောင်ကြိုးစားပါတဲ့ဒါဒီဒုက္ခလူငယ်တွေလည်းခံရတာလူကြီးတွေလည်းခံရတာကလေးခွေးအကုန်ဘယ်သူမှမလွတ်နိုင်အဲဒီတော့ဥပါဒณะခန္ဓာမရှိရင်ဒါအေးသွားလိမ့် ဒီဒုက္ခအေးွားလေခုကောခုပြောက်ပဲငြိမ်းွားလေဥပါဒနာခန္ဓာပေါ်လို့မငြိမ်းတာနဲ့မပေါ်လို့မငြိမ်းတာနောက်ဥပမာလေးတွေနဲ့ကြည့်ပေါ့ဥပမာလေးတွေနဲ့ကြည့်ဆိုတော့ငါကဆိုကြပါစို့မိမိတို့ကမိမိတို့ကလူတွေပေါ့ကွာကွာကိုတော့တတ်မှတ်ထားတယ်ဟောဂုံဒီရှိပုံကိုယ်တွေလွတ်လပ်ထင်ရင်ထင်ရလိမ့်မယ်အဲ့လိုတင်တော့အခုတရားလူတွေဒီနော်တရားရောပေါ့ခွေးနဲ့အတူသမင်းစားဆိုလို့ချင်းအဲ့လိုတရားကလာပြောတယ်ဆိုရင်စိတ်ဆိုးမလားမဆိုးဘူးလားမင်းတို့ကခွေးနဲ့အတူသမင်းကျွေးမယ်ဆိုရင်စိတ်ဆိုးတာရကနေဆိုဒီအတန်ကြားတာနဲ့စိတ်ကဆိုးပြီလားစိတ်ဆိုးပြီးတော့ဟိုကပြောတဲ့လူကတော့ပြောင်းလို့နောက်တလို့နဲ့ထွက်သွားပြီမစိတ်ထဲမှာဂတိကောင်းဖြစ်ပြန်တယ်နောက်အိမ်ပြန်ရောက်တော့ပြန်တွေးပြန်ဟောပြန်တွေးတော့လေဒီကောင်ကခွေးနဲ့တူဓမင်းစားလို့ပြောသွားတယ်ဒေါသထွက်သလားမထွက်ဘူးထွက်တယ်ထွက်နေတာပဲတခါလဲနောက်တခါအဲ့ဒီလူနဲ့တခါပြန်တွေးတော့ဒီကောင်ကတခါပြောသွားတယ်ခွေးနဲ့တူဓမင်းစားလို့ပြောသွားတယ်ဆိုတော့စိတ်ကသိုးပြန်ဟောလွတ်နိုင်ရဲ့လားမလွတ်နိုင်ရင်တောက်ချောက်ကြီးသွားတာကဲအဲ့ဒါလေးကိုဒီအစံလေးကိုဘယ်သူကသိသွားလဲဥပါဒနာခန္ဓာကသိသွားတယ်ဥပါဒနာခန္ဓာသိသွားတာဥပါဒနာခန္ဓာသိသွားလို့တော့လောက်ပါသွားတာကြာပြီးပြောက်သွားတယ်စိတ်ထဲမှာစွဲထင်ပြီးမကြံရိတ်ခဲ့ဘူးဆိုရင်အတန်ဟာကြာပြီးပြောက်လာတယ်ပြောပြီးပြောရတဲ့ပုဂ္ဂိုလ်ကတော့မေ့နေပြီနော်ဟိုကပြောင်းလို့နောက်လိုနဲ့ပြောသွားပြောရတဲ့ပုဂ္ဂိုလ်ကတော့မေ့နေပြီကိုကတော့မေ့ရလားဥပါဒံရှိသမျှတော့မမေ့ဥပါဒံမရှိရင်တော့ချက်ချင်းပြုတ်သူပြောပြီးတာနဲ့ကိုယ်ဒီမှာလည်းတင်ပါမလားမတင်တော့မတင်တော့ရင်ဒေါ်လာထွက်ပြရောရှိရနောက်ထပ်ဒေါ်လာအတွေးတွေရောပေါ်ပါမမဟုတ်နောက်တစ်ခါပြန်မြင်ရောသူ့ကိုဒေါ်လာထွက်ပါအကုန်ငြိမ်းပါတောက်လျှောက်ဒေါသငြိမ်းတယ်အဲ့ဒါလို့လောဘဒေါသမောဟငြိမ်းရင်ဒါဒေါသနဲ့ပတ်သက်လို့သိတာလို့ပြောတာပါအဲ့လိုဒေါသဖြစ်เสียအတန်ပဲကြာကြာဒေါသငြိမ်းခဲ့တယ်လောဘဖြစ်เสียအတန်ကြာလို့လောဘငြိမ်းခဲ့တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားရပါဘာပြသနာမဖြစ်တော့သွားခြင်းနဲ့နေရာသွားသူ့ဘသူဘာပြောနေပြောနေနော်ဘယ်ပုံစံနဲ့ပဲပြပြဘာပဲမြင်ရမြင်ရသူ့အတွက်ကလွတ်နေတာပဲသူမြင်တော့မြင်တယ်သိတော့သိတယ်မြင်ပြီးသိပြီးတော့သူ့ကိုအဲ့ဒီမြင်သိမှုကနှိမ့်ဆက်နိုင်နေတာမနှိမ့်ဆက်နိုင်တော့အခုလည်းမနှိမ့်ဆက်နိုင်တော့ဘူးအခြေသဖြင့်လည်းမနှိမ့်ဆက်နိုင်တော့ဘူးဧသူအားဖြင့်လို့ဘာကြောင့်ဒီနှိမ့်ဆက်မှုတံမခံရတာလဲဆိုတော့အခုခုနကပြောခဲ့တဲ့သဘာဝပေါ့အတန်ဆိုဒီကကံစိတ်ဥဒ္ဓဟာရအကြောင်းတရား၄ပါးကြောင့်ဖြစ်တယ်ပေါ့ပြန်ပြည့်စည်တတ်တဲ့သဘောရှိတယ်ကံခုနကလူပြောက်ကပြောလိုက်တယ်မင်းခွေးနဲ့တူဓမင်းစားကွာဆိုတာအတန်ဆိုတာကသူ့စိတ်ကြောင့်ဖြစ်ပေါ်လာတဲ့အတန်အားလုံးဖြစ်ပေါ်လာတာလေပြောတဲ့ပုဂ္ဂိုလ်ရဲ့စိတ်ရောက်ပြောတဲ့ပုဂ္ဂိုလ်ကဘာနဲ့ပြောရပါဇက်နဲ့ပြောရတယ်ဝစီကံကံလည်းပါတယ်စိတ်လည်းပါတယ်ဒီအတန်ထွက်လာဖို့တတ်တော်စိတ်တော်သူ့တော်တယ်တတ်တာဆိုတဲ့အတန်စိတ်ဥဒ္ဓကြောင့်ဖြစ်ပေါ်တာဆိုတော့လက်ကြောင်းနေပြီးတော့အပူဝေးဥဒ္ဓနဲ့အဲ့ဒီလိုအတန်ဖြစ်ပေါ်လာအာဟာရတော့မပါဘူးပေါ့လေဒါပေမဲ့အာဟာရကိုယူခြင်းတော့ဒီပုဂ္ဂိုလ်ဒီလိုပြောနိုင်ခြင်းဟာသာသာထားလို့ဟောသာမသာထားတဲ့လူမှမအားပြနေလို့ချင်းအတန်ပဲထွက်မယ်ဒီတော့အတန်ဒီကကံစိတ်ဥဒ္ဓဟာရအကြောင်းတရား၄ပါးကြောင့်ဖြစ်တာအဲ့ဒီအတန်ကိုကိုကကြားလိုက်တယ်ကြားလိုက်တော့အတန်ကကံစိတ်ဥဒ္ဓဟာရကြောင့်အကြောင်းတရားကြောင့်၄ပါးကြောင့်ဖြစ်တဲ့အတန်မို့လို့ဖောက်ပြန်ပြည့်စုံတတ်တဲ့သဘောပဲသူတို့ပြောရင်အတန်လည်းပြောင်းမှာပဲကိုကြားတဲ့နားလည်းပဲဒီကြားတဲ့နားလေးအတန်လေးကြားတဲ့နားလည်းပဲအပူလေးကြောင့်ပြောင်းလဲတတ်လို့ဒါရုပ်တရားအသိဉာဏ်အဲ့ဒီလိုသိနေမယ်ကိုကအတန်လည်းပဲရုပ်တရားပဲကိုကကြားတာလည်းပဲကြားတဲ့နားလည်းရုပ်တရားပဲဒီရုပ်တရားတစ်ခုပေါင်းတော့မင်းခွေးတဲ့သူဓမင်းသားဆိုတဲ့အတန်လေးကိုကသိဒီစကားပြောတဲ့အဓိပ္ပာယ်ကိုသိတယ်။အဲ့ဒီသိမှုလေးကဘာအမိပြုလဲ။အတန်နဲ့နားနဲ့နှစ်ခုအမိပြုပြီးတော့အဲ့ဒီအတန်နဲ့နားဒီအခုချက်ချင်းသူတို့ဟာပျောက်သွားပြက်သွားသောကြောင့်ခုနကကြားပြီးသိပါတယ်ဆိုတဲ့သိမှုလေးအောင်ရှိသေးရဲ့။မရှိတော့ဘူး။ပြောပြီးတာနဲ့ပျောက်သွားတယ်။အဲ့ဒီလိုလေးဒါရှုနိုင်မယ်ဆိုရင်ဒီတန်ဒီမိမိတို့စိတ်ထဲမှာစွဲထင်ပြီးကြံမတော့မလား။မကြံတော့ဘူး။အာတော့အနေနဲ့လည်းမတုပ်ယူထားတော့တဏှာနေစီးနေနဲ့လည်းမကတ်ထားတော့ဥပါဒဏ်နေနဲ့ပုံပေါ်စရာတော့ဝေးပြီပေါ့ဟိုမှာရုပ်ပုံမှမရှိတော့ပဲသူဘာပုံပေါ်တော့မလဲဟော်ဖို့ရပါတော့မလားမရတော့ဘူးအဲ့ဒါအချိန်တိုင်းရှင်းရကြားတိုင်းရှင်းရမြင်တိုင်းရှင်းရအဲ့ဒါလို့ရှင်းနိုင်ရင်ဥပါဒဏ်ပါသွားတယ်ဥပါဒဏ်နေမဝင်လာနိုင်တော့ရှင်းမှများတဲ့အခါကျတော့နောက်ဆုံးလုံးလုံးမဝင်တော့ဒါအလေးချင်းပဲတဲ့အလေးချင်းမရှိရင်တော့ရပါမလားမရအလေးချင်းပဲအဲ့လိုလေးချင်းလုံတဲ့နေရာမှာမြတ်စွာဘုရားဟောထားတဲ့လမ်းစဉ်ရကြည့်မိမိတို့ကတရားတွေပါလေသွားအားထုတ်အဲ့လိုမျိုးရှင်းခဲ့ဘူးသလားအဲ့လိုမျိုးရှင်းခဲ့ဘူးလို့ဒီຢာဒီမိမိတို့စိတ်ထဲမှာလောဘဖြစ်လောက်အောင်မကြံဘူးဒေါသဖြစ်လောက်အောင်မကြံဘူးဆိုအဲ့ဒီပုဂ္ဂိုလ်တရားရအဲ့လိုမှမရှင်းခဲ့ရင်တော့မရှင်းခဲ့ဘူးမရှင်းခဲ့ဘူးရှင်းဖို့ရန်လည်းပဲ မသိဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်တရားရည်မရတစုံတရားသောကြောင့်လည်းကြုံလာရင်ဒေါသထွက်လာတယ်လောဘဖြစ်လာလေအဲ့ဒီကြောင့်ရလေဆွဲသွားပြီးတော့ဘယ်ရောက်ရောက်သေသွားလိမ့်မယ်စိတ်စင်မှာဆွဲထင်ပြီးတော့သွားလိမ့်အဲ့ဒါဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဥပါဒณะခန္ဓာညင်စဲမှုလက်ကမလွတ်နိုင်တော့ယူရင်ယူမယ်သေရင်သေမယ်ငှက်ရင်ငှက်မယ်အပယ်ငရဲလဲကြမယ်ဘယ်သူကနေဘယ်သူကနေနှိမ့်ဆက်သွားတာလဲဥပါဒณะခန္ဓာသူကနေနှိမ့်ဆက်သွားတာသူကညင်စဲသွားတာဒီတော့ဒါအရေးကြီးဆုံးပဲတရားရမရဆိုတာအဲ့ဒီမှာဆုံးဖြတ်တာတရားသိမသိတရားရှိမရှိဆိုတာဥပါဒณะခန္ဓာနဲ့ပဲဆုံးဖြတ်တယ်ဥပါဒณะခန္ဓာရှိနေရင်ဒါဒုက္ခအကြီးအကျယ်ရောက်နေတဲ့ပုံကိုပဲလူအခုငါလည်းငါနိုင်တယ်တေလည်းတေနိုင်တယ်အပယ်လည်းကြနိုင်တယ်ဆိုတော့ဒီဒုက္ခတဲ့ကြီးတာရှိပါတော့မလားမရှိတော့ဘဝတွေခံမှန်ဖြစ်အောင်မယ်အဲ့ဒီလိုတွေဖြစ်အောင်ဥပါဒณะခန္ဓာကနေညွန်သွားတာတဲ့ဥပါဒณะခန္ဓာဆိုတာသဘောအဖြစ်ပြောရင်လွယ်လွယ်လေးပါတဲ့စိတ်အစဉ်မှာဆွဲထင်နေသောပုံရိပ်ကောင်းလေးတွေစိတ်အစဉ်မှာဆွဲထင်နေသောပုံရိပ်ကောင်းလေးတွေဘယ်ပြပြလွတ်ရလားမလွတ်ဘူးအဲသူတို့ဘာကြောင့်ဖြစ်တယ်လဲဆိုတာအခုဖော်ပြပြီလူတို့ရဲ့ပိုင်ရှင်ဒီကအာသဝ၄ပါးပဲအာသဝတွေတဏှာတွေအဲ့ဒီအာသဝတဏှာတွေရဲ့အကူညီနဲ့ကာမရဲ့ဒိဋ္ဌိရဲ့သီလရဲ့အတ္တအဲ့ဒါနဲ့ပုံဖော်နေတာပုံဖော်နေတာခဲကြတော့မိမိတို့အလုပ်တစ်ခုလုပ်တော့မယ်ဆိုကြပါစို့ပေါ့အလုပ်တစ်ခုလုပ်တော့မယ်ဆိုကြပါစို့ဥပါဒံဘလောက်ဝင်တယ်လဲဆိုတာကိုယ့်အကိုပြန်ဝေဖန်ကြည့်အလုပ်တစ်ခုလုပ်မယ်ခဲရိုးရာစင်လာတစ်ခုတစ်သိပြုတော်ပဲကျင်းပမယ်ဆိုရင်ဥပါဒံဝင်ပြီဘာဥပါဒံဝင်လဲဒီလိုလုပ်တာဟာကောင်းတယ်ကောင်းကျိုးရလိမ့်မယ်ဒီလိုတို့ကွာအစဉ်လာရကောင်းတယ်ဆိုတော့ကာမှုပါဒံဒီလုပ်ငန်းရပေါ်မှာပါဝင်လာလေကာမှုပါဒံကြိုက်စွဲလေးပေါ့သဘောကျလှုပ်ချင်းနေတယ်ဒီချိန်ကျရင်တော့လှုပ်လိုက်ရမှာကွာဟိုဆိုင်းနံပုံနံကျရင်ကလိုက်ရမှာဆိုတဲ့ကောင်မျိုးတွေလို့မနေနိုင်ဘူးဆိုတဲ့သဘောတရားအဲ့ဒါကြိုက်စွဲလေးပေါ့ကြိုက်စွဲရလည်းပဲဘာနေလာလဲဆိုတော့သင်္ခဲအမားစွဲလေးသင်္ခဲအမားစွဲဆိုတော့ရှေးရမိဘဘိုးဘွားတွေကတမတာတယ်အေးဒါဒီကလှုပ်ရမယ်ကွာတမတာတဲ့သင်္ခဲအမားစွဲကြီးရအမားဆွေကြီးရလည်းပဲပုံခေါ်တယ်ဒီလုပ်ငန်းဖြစ်ပေါ်ဖို့အတွက်ပုံခေါ်တာဥပါဒဏ်ကနေပုံခေါ်နေတာခဲတော့သင်္ဆက်အမားဆွေကနေပြီးတော့အလေးကျင့်ဆွေတို့မိဘတွေတုန်းကလည်းအကျဉ်းချင်းဒုက္ခလည်းကြတယ်လည်းအကျဉ်းချင်းပြက်လို့မဖြစ်ပါဘူးဆိုပြီးတော့ဘာကျင့်ဆွေလဲအမ်ဒီလားအလေးကျင့်ဆွေအဲ့လိုပြုလုပ်နေရတာတို့တော့တို့တက်ကြီးထင်ရှားရှိနေသေးတယ်အခိုင်အမာအနေနဲ့ဆွဲထားတဲ့ဒီလုပ်ရကြီးကအနှစ်သာရရှိတဲ့အနေနဲ့ဆွဲထားတယ်အတ္တဝါဒုပါအဲ့ဒါဥပါဒဏ်ကြောင့်ပဲမိမိတို့လုပ်ငန်းတွေဟာပုံပေါ်လာတယ်အဲ့ဒီဥပါဒဏ်လည်းပဲဘယ်ကနေစိတ်စင်မှာဇွဲထင်းနေတယ်ဟိုတော့ကပြုလုပ်ထားခဲ့တာလေစိတ်စင်မှာဇွဲထင်းနေတယ်ဟိုတော့ကမိဘတွေလုပ်ခဲ့တာစိတ်ထဲမှာမဇွဲရင်ဒီလုပ်ငန်းရပေါ်ပါမလားမပေါ်ဘူးတတိယအောင်မရဘူးဒီနေ့ဒီရက်ဒီချိန်ကလည်းတတိယမရဘူးလုပ်ဖို့လည်းပဲစိတ်ကူးလည်းမရှိဘူးအဲ့တော့တကယ်လုပ်တော့ဘာအကျိုးရှိလဲဆိုတော့အကျိုးကတကယ်ဒီအကြဆိုရင်တရားဟောခြင်းအရာကံကံကြီးကျိုးတရားလက်တော်နေရာပြင်သူတစ်ပါးကိုကျွေးရင်သူတစ်ပါးကကိုယ်ပြန်ပြုံးပြမှာလို့ပါတော့ဒီအကျိုးတော့ရဟိုလိုကြီးကြီးပွားချမ်းသာအောင်ကြီးပွားတုတ်တက်အောင်ဒီလိုအကျိုးမျိုးတော့မရဘူးအပင်ငရဲကလွတ်အောင်ဆိုတဲ့အကျိုးမျိုးလည်းမပေးနိုင်ပါဘူး။လောကမှာအော်လူပြောသူပြောလွတ်တဲ့အကျိုးမျိုးတော့ရမှာ။ဟောသူတို့ကွာသူတို့လုပ်ငန်းတော့သူတို့လုပ်တာပဲ။အဲ့ဒါလောက်သဘောထားပြီးလုပ်နိုင်ရင်တော့ကောင်းတယ်။နိမ့်နိမ့်ကာကာနဲ့ဆွဲပြီးတော့လုပ်ရင်တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဥပါဒဏ်ကနှိမ့်ချတော့မယ်။မလုပ်နိုင်ခဲ့သည်ရှိတော့ဒုက္ခရောက်မလားမရောက်ဘူး။ရောက်လေမလုပ်နိုင်ခဲ့ရင်တော့အဲ့လိုတစ်ခါတော့မလုပ်နိုင်ခဲ့လို့ကိုယ်မှကြိုးကြောင်များတစ်ခုခုမျိုးကတိန်ကပါမှာဖြစ်သွားရင်ဟာဒီကောင်တွေကတို့ဒုက္ခပေးပြီဆိုပြီးတော့အဲ့ဒါမှအမားတွေနဲ့တောက်လျှောက်လဲပြီးတော့လူတွေစိတ်ဆင်းရဲကိုဆင်းရဲနဲ့သွားရတာပဲတဲ့။အဲဒီတော့ဒီဥပါဒံဖြစ်ပေါ်ပုံနေရဥပါဒံဆွဲတွေဟာတော်တော်ကြောက်ဖို့ကောင်းပါလေ။ဥပါဒံဆွဲစရာကမိမိတို့တွေးနေတာကတော့နော်ဥပါဒံဆွဲစရာဟာဒီသေးစားမရင်တော့ဘာဖြစ်တယ်ဆိုတာဒါလေးကိုဟောဥမာယောဂဖြစ်လာရင်စိတ်ထဲကတွေးပြီးတော့ဟိုလိုလိုဒီလိုလိုအဲ့ဒါလိုဒါဟိုပဲဥပါဒံကြောင့်ဥပါရောက်ဆိုပြီးတော့ပြောတယ်လို့ထင်နေကြနော်လူပြောသူပြောနေဥပါဒဏ်ကြောင့်ဥပါရောက်လို့ထင်နေကြတာအမှန်တကယ်တော့ဥပါဒဏ်ဒီအချိန်တိုင်းမျက်ပြမြင်တိုင်းနားအကြားတိုင်းအစွဲတွေနဲ့အဲ့ဒီအရေးကလေးတွေကိုအကောင်ဖြစ်အောင်ပုံဖော်သလားမဖော်ဘူးလားဟောတယ်ပေါ်တော့များများမြင်တဲ့လူဟာအကောင်များတယ်များများကြားတဲ့လူဟာအကောင်များတယ်တက်တန်ရတွေ့ကြည့်ရင်လူကြီးနဲ့လူငယ်ဘယ်လူကဥပါဒဏ်များမလဲလူကြီးကဥပါဒဏ်များမလဲသူကအရေးကိုအကောင်လောက်တာများလို့များတာပြီးသူကသားသမီးဆိုအရေးလေးအကောင်မြည်မြင့်အရေးကိုအကောင်ဟုတ်တာပြည်စည်းဥစ္စာတွေ့ကြုံရတဲ့စားတောင်းနေထိုင်မှုဇရိုက်တလေအကျင့်အကုန်လုံးသူဟာအဲ့ဒီဆွဲတွေနဲ့ပုံပေါ်ထားလိုက်တာသူ့မှာဥပါဒဏ်ဝင်ထုတ်ကြီးတားလေးတာဥပါဒဏ်ဝင်ကြီးကတားလေးတာအဲ့ဒီဥပါဒဏ်နဲ့ခန္ဓာဝင်လေးတာကိုမြတ်စွာဘုရားကဘာရတုတ်တံမှာဟောထားခဲ့ဘာရဝေပြင်ဆက်ခန္ဓာဘာရရောသပုဂ္ဂလောဘာရဒဏ္ဏဒုက္ခံလောကေဘာရနိဂေပဏံဒုက္ခံ ပါဠိတော်အနေနဲ့ဟောထားခဲ့တာအတိအကျအဲဒီမှာဘာသာဝေပြင်ဆက်ခန္ဓာပြင်ဆက်ခန္ဓာဒီဥပါဒณะခန္ဓာ၅ပါးတို့ဟာဘာသာဝန်ထုတ်ပုံဘူးကြီးပဲအစွဲနဲ့တယ်လာသမျှဟာဝန်ထုတ်ပုံဘူးကြီးပဲသိချာမှတ်တာနော်အစွဲနဲ့တယ်လာသမျှဝန်ထုတ်ပုံဘူးကြီးပဲပုဂ္ဂလောတဲ့မိမယောက်ျားပေါ့အကုန်လုံးပဲအဲ့ဒီပုဂ္ဂိုလ်တတ္တဝါမှန်သမျှတို့ဒီနော်ဟဝေစင်စစ်ပြင်ဆက်ခန္ဓာဒီခန္ဓာ၅ပါးကိုစွဲပြီးဖြစ်ပေါ်လာတဲ့ဥပါဒณะခန္ဓာ၅ပါးဝန်ထုတ်ပုံဘူးအဲ့ဒါကြီးတည်လာခြင်းဟာဘာသာဝန်တို့ဝန်ဘူးကြီးပဲတဲ့ဘာသာအရောစပုဂ္ဂလောဘာသာဒါနံဒုက္ခံလောကေဘာသာနိခေပနံဒုက္ခအဲ့ဒီဝန်တို့ဝန်ဘူးကြီးကိုရှေ့ဆက်ပြီးတည်သွားအောင်မယ်ဆိုရင်ဒုက္ခရောက်အောင်မှာပဲအဲ့ဒီဝန်တို့ကြီးပြစ်ချလိုက်နိုင်ရင်တော့ချမ်းသာလိမ့်မယ်တဲ့ချက်ချင်းကိုချမ်းသာလိမ့်မယ်တဲ့ဘာသာနိခေပနံဒုက္ခဘာသာနိခေပနံအဲ့ဒီဥပါဒณะခန္ဓာဝန်တို့ကြီးချလိုက်ရင်ဒုက္ခချမ်းသာလိမ့်မယ်တဲ့ဒီတော့ကြည့်ဆောင်ပါဒီဥပါဒณะခန္ဓာဆိုတဲ့ဝန်ဟာတကယ်မရှိဘဲနဲ့မိမိတို့ကိုနှိပ်စက်တကယ်မရှိတဲ့အရာကြီးကိုတကယ်မရှိတဲ့အရာကြီးရဲ့နှိပ်စက်ကိုခံရတာဟာဘာကြောင့်လဲဆိုတော့ကိုယ်အသိဉာဏ်နည်းလို့တာမသိလို့တာပါတဲ့သိလို့ချင်းရင်ဒီခန္ဓာဝန်ထုတ်ကြီးပြစ်ချလိုက်တဲ့ဒါကြောင့်မလို့တချို့ဆရာတော်ကြီးတွေပြန်တော်မူတဲ့အခါကျတော့သုံးညာခန္ဓာဝန်ချသည်တဲ့ခန္ဓာဝန်ခြားသည့်ကအဓိပ္ပာယ်ရှိရှိပြောရင်ဥပါဒณะခန္ဓာဝန်ကြီးပြုတ်ကျသွားရင်အဲ့ဒါယဟန္တာဖြစ်တယ်လို့ပြောတာနဲ့အတူတူပဲခန္ဓာဝန်ခြားတယ်ဆိုတာယံသုံးလို့တော့မကောင်းဘူးဘာမုံညာမုံပုဂ္ဂိုလ်သွားခန္ဓာဝန်ခြားသည်ဆိုရင်အဲ့ဒါတော့သဘာဝမကျတကယ်ဟုတ်တဲ့ပုဂ္ဂိုလ်တွေကြရင်တော့ခန္ဓာဝန်ခြားသည်လို့သုံးလိုက်တဲ့အခါဒီဘာရတုတ်တန်ရသူတို့ခန္ဓာဝန်ခြားသွားတယ်ဘာခန္ဓာဝန်လဲဆိုတော့ဥပါဒณะခန္ဓာမရှိတော့ဘူးဥပါဒณะခန္ဓာမရှိတော့တဲ့အတွက်သူတို့ကလွတ်သွားပြီပြုတ်သွားပြီငြိမ်းသွားပြီအေးသွားပြီအဲဒါဥပါဒณะခန္ဓာရှိနေသမျှတော့ဒုက္ခတွေကြီးကျယ်ရောက်။ရောက်တာမှကြီးကျယ်ရောက်တာကိုယ်နဲ့မဖြီးမဆိုင်နဲ့ကိုသွားပြီးဒုက္ခရောက်တာရှိသေးတယ်။ခုပြောတာနဲ့တလဲစားတယ်ပေါ့အခုတချို့တကောကြီးထင်ရှားကြော်ကြတဲ့နာမည်ကြီးကိုကြီးညိုလေးစားပါတော့ဆရာတော်ကြီးတွေပြန်တော်မူတဲ့အခါကျတော့မဖြီးမဆိုင်နဲ့တကားတော်မှတွေသွားပြီးငိုကြတယ်။ဘာမှမဆိုင်တော့တချို့ကျတဲ့ငိုကြနှမျောကြတတကြနဲ့ဖြစ်နေကြဘာလို့ပြန်တော်မူတာနှမျောစရာလည်းမလိုငိုစရာလည်းမလိုပါဘူးတဲ့အမှန်တကယ်ကကိုယ်မှာတရားရှိထားရင်တော့အဲ့ဒီသဘောတရားမျိုးရှိတရားမရှိထားရင်တော့ငိုရမှာပဲဥပါဒณะခန္ဓာစွဲထားတယ်လေတို့ဆရာတော်ဒီလသမားဒီပညာပြည့်စုံလားသူပြန်တော်မူသွားတဲ့အခါကျတော့တို့ဘူးများအာကိုရမလဲမသိဘူးဆိုတာဒါပါသေးတယ်အဲ့ဒါနဲ့မျက်ရည်ကကျသလားမကျဘူးလားကျဘုံကြီးနေတာနဲ့ကိုယ်နဲ့ဘာဆိုင်လဲဘာမှမဆိုင်ဘူးဘယ်နည်းနဲ့မှမမဆိုင်ဘူးအဲ့လိုမဆိုင်တဲ့ကိစ္စမှာမတခါတည်းလူတွေဖြစ်ပေါ်ဘူး။ဘာနဲ့မျက်ရည်ကျတာလဲဆိုတော့ဥပါဒณะခန္ဓာ။ဟိုကဆရာတော်ပြန်တော်မူသွားတဲ့ယုတ်ခန္ဓာကြီးကတော့ကိုယ်လာနှိမ့်ဆက်သလားဆိုတော့မနှိမ့်ဆက်နိုင်ခုနကပြောခဲ့တဲ့အတိုင်းပဲ။ဒါပေမဲ့ကိုယ်ဒီမှာဆင်းရဲနေပြီ၊ကြီးကျယ်ဆင်းရဲနေတယ်။အကြီးကျယ်ဆင်းရဲနေခြင်းဟာအဲ့ဒါပဲ။မမေ့နိုင်မမေ့နိုင်တဲ့လောက်ဆင်းရဲတယ်။ဟိုတော့ဥဒင်းတို့မျိုးမှာတယ်ကမကြီး။ဟိုသခိုင်းကျွေးနာဆရာတော်ကြီးကတက်တော်ကြီးတရားနှစ်နှစ်လောက်မှပြန်တော်မူသွားတာ။သူ90အသက်90ရင်96နှစ်လောက်မှာတခါသတင်းထွက်လာဘယ်ဆရာတော်လည်းမသိပြန်တော်မူတော့အဲဒါကိန်းဆရာတော်ကြီးပြန်တော်မူ वाई ဆိုဈေးရရဒကမကြီးထားငူကြတယ်ဟာအဲ့တော့ကိုကအဝေးကြီးဒါတော့မှတို့နဲ့လည်းဘာမှမဆိုင်ဒီနေ့တခါတော့တွေ့ရတာလည်းမဟုတ်ဘူးသို့တော့ဥပါဒณะခန္ဓာကဆက်ထားတဲ့အခါကျတော့စွဲထားတဲ့အခါကျတော့ပုံပေါ်တော့ပုံမှာပြန်တော်မူတာမဟုတ်သေးဘူးနော်အသက်တရားနှစ်မှပြန်တော်မူသွားတာ90ကျော်လောက်မှပြန်တော်မူသွားတဲ့တဲ့အတန်လေးကြာယုံနေဘာဖြစ်လဲဟူဆွေးတော့ကရောက်အဲဒုက္ခရောက်တာတဲ့ဘယ်သူနှိမ့်ဆက်တာလဲဥပါဒณะခန္ဓာကနှိမ့်ဆက်တာဒါပဲတဲ့အဲ့တော့ဥပါဒณะခန္ဓာဆိုတဲ့ခန္ဓာဝင်ကြီးချလိုက်ရင်ပေါ့သွားလိမ့်မယ်ချမ်းသာသွားလိမ့်မယ်တဲ့အခုမိမိတို့ရရှိထားတဲ့ယုတ်ခန္ဓာကြီးကိုပြောတာမဟုတ်ဘူးတဲ့ဥပါဒณะခန္ဓာဓမ္မပြတာယုတ်ခန္ဓာကတတ္တဥပါဒณะခန္ဓာကတတ္တယုတ်ခန္ဓာကြီးကဘာမှချစရာမလိုဘူးသွားစရာကြီးသွားနေစရာကြီးနေပြောစရာကြီးပြောလက်လုံးကြီးလုံးလုံးစရာကြီးလုံးသွားပါတဲ့ဒါပေမဲ့အဲ့ဒီသွားတဲ့နေရာတိုင်းမှာပုံရိပ်လေးတွေကိုအကောင်လှုပ်ပြီးတော့စွဲထင်ပြီးတော့မကြံရစ်စေနဲ့မကြံရစ်စေနဲ့တဲ့အခုမြင်အခုတွေ့အခုပြီးပဲသွားအဲ့ဒီတိုင်းသွားတဲ့ကိုယ်အိမ်မှနေလဲဒီတိုင်းသွားကိုယ်ကိုယ်ကိုပြန်ကြည့်လဲဒီတိုင်းသွားတဲ့အကုန်လုံးတလဆက်သွားမှာနော်ခွဲရခွဲရတော့လုံးလို့မရဘူးဟိုဘက်နာကြတော့ဒါအခုမြင်အခုပြောက်ဒီနာကြတော့ကိုယ်ဟာကိုယ်ကြတော့အခုမြင်အခုပြောက်လုံးလို့မရဘူးဒီလိုတော့ခွဲကြလို့တော့မရဘူးအဲ့ဒါအကုန်လုံးခွဲကြနိုင်ပြီဆိုရင်အဲ့ဒီလိုအကုန်လုံးမှာတဘောတဲ့မှတ်နိုင်ပြီဆိုရင်တော့ဥပါဒณะခန္ဓာပြောက်လေတပြေးပြေးပြောက်အခုမပြောက်လဲတော့ကြပြောက်မှာ။ရောင်းနေတော့မပြောက်ဘူးကွာ။အရှိန်ကများလာတယ်။ဒီဟာအထုံးကများလာတော့ ဒီလိုပြောဖို့ကမလွယ်ဘူးအဲ့တော့ပြောဖို့မလွယ်ပေမဲ့တိသွားတဲ့အခါကျရင်တဲ့ဒါမိမိတို့ဖြောက်လို့ရတယ်ဖြောက်နိုင်ဖြောက်နိုင်တယ်ဆိုတာကခုနပြောခဲ့တဲ့သဘောပေါ့မှန်ရှိမှရလိုက်ပုံပေါ်တုံးခဏလေးပါပဲတဲ့သူ့သဘောတည်းကဖြစ်ပြီးရင်ဘာဖြစ်သွားလဲပြက်သွားဒါကြောင့်ဖြစ်ပြက်ရှုกว่าဖြစ်ပြက်ရှုกว่าလို့ပြောတာအဲ့ဒီသဘောကိုရအောင်ကြည့်ခိုင်းတယ်အပြောဟာလူရင်းပြောရတဲ့အခါကျတော့အခုလိုတိုင်းတိုင်းဝိုင်းဝိုင်းမပြောတဲ့အခါကျတော့လူတွေကနားမလည်ကြဖြစ်ပြက်ယူသရာခုကြားတယ်ကြားတည်တယ်ဖြစ်ပြက်သွားတယ်ဖြစ်ပြက်သွားတဲ့အခါကျတော့ဖြစ်ပြက်နဲ့တည်းရပ်ထားလိုက်လို့သူ့ရှိတဲ့အတိုင်းရပ်ထားလိုက်လို့ရှိရင်ငြိမ်းသွားတာရှင်းဆက်ရှင်းစရာရှိသေးလားမရှိကိုကဖြစ်ပြက်နဲ့တည်းမရပ်ဘူးအဲ့ဒီဖြစ်ပြက်မှမှတခါဖြစ်ပြက်လေးကိုယူတော့ဖြစ်ပြက်ကကြားတော့ကြားပါတယ်တီးတော့တီးတယ်ဖြစ်ပြက်နဲ့တီးတယ်တီးပေမဲ့ဥပါဒဏ်ကြီးကကိုယ်ရင်ထဲမှာရှိဘာဥပါဒဏ်လဲဆိုတော့တို့ဖြစ်ပြက်ကငါတို့ဖြစ်ပြက်တာကွာငါကြားပြီးဖြစ်ပြက်တာကွာသူတို့ကြားပြီးဖြစ်ပြက်ဘာသာလေးဖြစ်ပြက်တာကွာဆိုပြီးတော့အဲ့ဒါလို့အမားဥပါဒဏ်နေရာတစ်ခါပေါ်နေပါဝင်ခြင်းအနေဇွဲထားတဲ့အလေးခြင်းနေရာဖြင့်ဇွဲထားတဲ့ဥပါဒဏ်နေရာလည်းဝင်နေသေးတယ်ဥပါဒဏ်ကမပြောင်းဖြစ်ပြက်တော့မြင်တယ်ဥပါဒဏ်ကမပြောင်းအမှန်တကယ်ရှင်းရမှာကသူတို့ရဲ့သဘာဝဖြစ်သောယုံနံတို့ရဲ့ဖောက်ပြန်ပြောင်းလဲမှုယုတ်တရားနှစ်ခုပေါင်းလို့အသည့်လေးဟာအရေးကြီးလေးနေနဲ့ထိုးပြီးပေါ်လာတာအသည့်ညာလိုက်ရမှာပေါ်လာတဲ့အရေးကလေးကအခုဖြစ်ပြီးသူ့ကိုဖြစ်ပေါ်စေတဲ့အကြောင်းကမှချက်ချင်းပြက်သွားတာသူကရောဘာခံနိုင်မှလဲမိမရှိတော့မိကိုလည်းဘယ်မှရှာလို့မရတော့သလိုပဲမူရင်းဒီအကောင်လေးကိုအရေးကလေးကိုဖြစ်ပေါ်အောင်ထိုးလိုက်တဲ့ရုပ်နှစ်ခုကပျောက်သွားမှတော့မြင်သိမှုဆိုတဲ့အရေးကလေးကလည်းဘယ်နာနေလို့နေမှန်းတော့မရှိတော့ပါဘူးဆိုတဲ့အဲ့ဒါလိုအသိဉာဏ်မျိုးဝင်ခဲ့ရင်ရှားတဲ့အဆန်ဘာပြဿနာမှမရှိမြင်ရတဲ့ပုံစံဘာပြဿနာမှမရှိတော့ဒါအသိဉာဏ်နဲ့အဲ့လိုပဲထပ်မှန်ရှင်းသွားမယ်စိတ်ထဲမှာအမြဲတမ်းရှင်းသွားလို့ရှိရင်ဒေါသထွက်စရာလည်းမလာတော့လောဘဖြစ်စရာလည်းမလာတော့လက်တလုံးကမလာသလိုရေရှင်းမောလာပါတော့မလားမလာတော့ဘူးအခုရှိအခုမလာဘူးလောဘဒေါသလာလို့လည်းမရဘူးလာစရာအကြောင်းလည်းမရှိမှမရှိပဲအဲ့ဒါလေ့ကျင့်ပေးရမှာတဲ့အဲ့ဒါဆိုရင်ဘာပြောင်းမလဲဥပါဒနာခန္ဓာဥပါဒနာခန္ဓာလုံးဝပြောင်းသွားရင်အဲ့ဒီပုဂ္ဂိုလ်ဘာရဒါနံဘာရနိခေပနံခန္ဓာဝင်ချတာခန္ဓာဝင်ချတာအခုလက်တလုံးခန္ဓာကိုယ်ကြီးရှိနေပေမဲ့အဲ့ဒီခန္ဓာဝင်ဟာသူ့ခန္ဓာဝင်မဟုတ်တော့ဘူးမနှိမ့်သက်နိုင်တော့ဘူးသူ့ဥပါဒနာခန္ဓာမှမရှိရင်ညင်းသက်မဲ့ကောင်မှမရှိတော့သူ့ကိုနှိမ့်သက်နိုင်မှာတော့မနှိမ့်သက်နိုင်တော့နှိမ့်သက်မဲ့ကောင်မရှိရင်ခန္ဓာဝင်တော့ကြီးပြုတ်ကျသွားတယ်ဘာရနိခေပနံသူ့ခန္ဓာအဲ့ဒီကြရင်ချမ်းသာပါတယ်တဲ့နေနေစားစားသွားသွားအကုန်ချမ်းသာအဲ့တော့ဒါနဲ့ပတ်သက်ပြီးတော့မိမိတို့ဒီမှာခန္ဓာကသိတတ်တယ်ဥပါဒနာခန္ဓာကမသိတတ်ဘူးမသေးတတ်ပေမဲ့ဥပါဒနာခန္ဓာပြောက်လို့ရသလားမရဘူးရဥပါဒနာခန္ဓာမသေးတတ်ဘူးဆုံးယူထားတယ်ကမသေးဘူးဒါပေမဲ့သူ့ကိုဖြောက်လို့ရတရားသဘောရဖြောက်ရင်ပြောက်ဒီတော့ခန္ဓာကအရင်သေးပြီးတော့ဥပါဒနာခန္ဓာမပြောက်ရင်အဲ့ဒီပုဂ္ဂိုလ်သန္ဓရလဲမယ်သန္ဓရမှာရှင်းဆက်ခရီးသွားအောင်မယ်မိမိတို့ခန္ဓာကိုယ်ကြီးကမျိုးနဲ့ပြက်ကနဲ့ကံစိတ်ဥဒ္ဓဟာရဖောက်ပြန်လို့သေးပြီးဥပါဒနာခန္ဓာကမပြောက်ဖ ೇನೆ သေးသွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရှင်းခရီးဆက်အောင်မယ်ရှင်းခရီးဆက်အောင်မယ်တဲ့ခန္ဓာကပရမဟုဆုံးတယ်ဥပါဒณะခန္ဓာကမပြောက်ဒါမှမဟုတ်ခန္ဓာကနောက်မှသိဥပါဒณะခန္ဓာကအရင်ပြောက်ရင်အဲ့ဒီပုဂ္ဂိုလ်ဘဝရပ်ပြီဒုက္ခအလုံးကရပ်သွားပြီဘုရားယန္တာသခံဝင်ပြီခန္ဓာကနောက်မှသိဥပါဒณะခန္ဓာကအရင်ပြောက်ခဲ့ရင်အဲ့ဒီပုဂ္ဂိုလ်သန္ဓရာရပ်ပြီတဲ့အဲ့ဒါဒါသန္ဓရာကနေရပ်ခြင်းနဲ့ဒုက္ခကနေလွတ်ခြင်းနဲ့ဆိုရင်ဒီတိုင်းပဲသွားငယ်ဒီတော့ဒါနဲ့ပတ်သက်ပြီးတော့တရားရှုဖို့ရန်အတွက်ကြတော့လည်းပဲဘယ်ရာကိုရှုရမှာလဲတဲ့ခန္ဓာနဲ့ဥပါဒณะခန္ဓာတရားရှုရမယ်ဆိုတော့လူတွေကထင်ကြတယ်တခါလဲတရားရှုတဲ့အခါမှာယုတ်ကြီးကိုရှုပါယုတ်တရားရှုပါဆိုသူ့ကြီးကိုကြည့်ပြီးတော့ယုတ်တယ်ဒီယုတ်ကြီးတွေကြည့်ပြီးတော့တရားရှုတယ်ရမလားဆိုတော့မရတန်ဝေကညံတော့ရနိုင်အိုလာတာကြီးကြည့်ပြီးအိုလိုက်တာအနာယောဂကြည့်ပြီးနာလိုက်တာဆိုပြီးတော့ဒါကြည့်ပြီးတော့တန်ဝေကရနိုင်တယ်တရားတော့မရဘာဖြစ်လို့လဲတဲ့ဒီပေါ်မှာထင်ပြနေတဲ့အရာတွေဟာအတွင်းသဘောမှမဟုတ်ပဲအပြောအချင်းကိုမှတ်ထားတဲ့အရာတွေကြီးပဲဒီလိုခွေးဟောင်းလူမြင်အစရှိတဲ့လူမြင်ခွေးဟောင်းလို့ရခွေးလည်းသိလူလည်းသိတဲ့ဒီလိုသဘောတရားကြီးကိုသွားရှုလို့မရဘူးအမှန်တကယ်သဘောတရားကခုနပြောခဲ့တဲ့ဥပါဒณะခန္ဓာကြတော့ခွေးလည်းဟောင်းလို့မရလူလည်းပဲမျက်စိနဲ့ကြည့်လို့မြင်ရလားမမြင်ရဘူးသူကနေပြီးတော့လောဘဒေါသဖြစ်စေတာကြတော့တကယ်ဖြစ်စေသလားမဖြစ်စေဘူးလားတော့ဖြစ်စီအဲလောဘဒေါသငြိမ်းမှုအတွက်ဆိုရင်အဲ့ဒီလူမမြင်ဥပါဒณะခန္ဓာကိုဖြည့်ရှင်းရတရားရှိသောဥပါဒณะခန္ဓာကိုရှုပြတရားရှိဖို့ရန်အတွက်လည်းပဲဥပါဒณะခန္ဓာကိုဘုရားကဟောပါတယ်ဥပါဒณะခန္ဓာရှိတယ်ဟေ ဒီဝါဒနာခန္ဓာကြီးကျယ်ဆုံးသောဒုက္ခကြီးပဲဆိုပြီးဒုက္ခဆင်းရဲမှာတင်ပြသွားတယ်။အဲ့ဒါတော့ဥပါဒနာခန္ဓာကိုပေါ်ရင်ပေါ်မှန်းသိပါတဲ့။ပေါ်ရင်ပေါ်မှန်းသိပါဆိုတော့ပေါ်လို့သိတာနဲ့တပြိုင်တည်းဥပါဒနာခန္ဓာနေလို့မရပါဘူး။သူကသူရှင်းသွားတယ်။သိယုံမဲ့သူ့ကိုထူးပယ်စရာတော့လိုရဲ့လား။မလိုဘူး။ဥပါဒနာခန္ဓာပေါ်ရင်ဒါဥပါဒနာခန္ဓာပဲလို့သုံးဖြတ်ချက်ချအဲ့ဒီဥပါဒနာခန္ဓာအဲ့ဒီမှာတည်းရလိုက်မယ်တဲ့။ရှေ့မဆက်နိုင်။ကိုယ်ကဥပါဒနာခန္ဓာမှမသိတော့အဲ့ဒီအတွေ့ပုံရိပ်ကလေးကကိုယ်တွေ့တယ်မှာကိုတကားတဲ့မပြီးနိုင်မသိနိုင်နဲ့သွားပြီးသူကနေပြီးတော့ကိုယ်ကိုနှိပ်ဆက်တာအဲဒီတော့ဥပါဒနာခန္ဓာကိုရှုပါမယ်ခန္ဓာကတော့သိရမယ့်အရာပါခန္ဓာသိရမယ့်အရာဆိုတော့ခန္ဓာမှာဘာရှိတယ်လဲဆိုတော့ပေါက်ပြန်ပြောင်းလဲမှုသဘောသိမှုသဘောဆိုတဲ့ယုံနံတွေရှိတယ်အဲဒီယုံနံတွေမှာဖြစ်ပျက်တွေရှိတယ်အဲ့ဒါသိုံမဲ့သိရသိရင်ကိစ္စပြီးတယ်သူကဥပါဒနာခန္ဓာကြတော့ခုနသိသိတာနဲ့ဆိုင်နေသူ့ကိုပဲသိလဲသိတယ်ပဲလဲပဲရတယ်ဒီအောင်တတိထားပြီးတော့ဥပါဒနာခန္ဓာပေါ်ရင်ဒါဥပါဒနာခန္ဓာပဲကွာလို့ဝေဖန်ကြည့်ဝေဖန်ပြရင်လည်းသူ့ကိုဘာလဲပါမလဲပယ်ရမယ်အဲဒါမလို့ဒီဘက်ကခန္ဓာသည်ပယ်ရမယ်တရားမဟုတ်ဘူးဥပါဒနာခန္ဓာကပယ်ရမယ်တရားပါဠိတော်မှာလည်းရှိတယ်ဒီဘက်ကပဟာတ္တပဟိုဘက်ကအပဟာတ္တဒီဘက်ကအပဟာတ္တမပယ်ရဘူးဟိုဘက်ကပဟာတ္တပယ်ရမယ်တရားခန္ဓာကမပယ်ရဘူးတဲ့သူရုပ်ခန္ဓာသူတို့ရဲ့မျက်စိနားနှာခေါင်းရှာကိုယ်စိတ်သွားမဖြစ်စည်းနဲ့ကိုယ်ရဲ့မျက်စိနားနှာခေါင်းရှာကိုယ်စိတ်လည်းပြက်စီအောင်မပြုတ်လို့နဲ့ပေးရမယ့်အရာမဟုတ်ဘူးသူတို့ကမိတ်ဆွေလို့ခေါ်တယ်ဒါမှမရှိရင်ကိုဘယ်လိုလုပ်နေမလဲတဲ့နေလို့မရဘူးဒါလေးနဲ့ပဲတရားရအောင်ကိုကသွားတာသူတို့ကကိုယ့်ရဲ့မိတ်ဆွေကောင်းမွန်ရန်အတွက်လည်းပဲသူတို့ပဲပြဆိုးမွန်ရန်အတွက်လည်းပဲသူတို့ကတော့ပြတာပဲဒါပေမဲ့ကိုကပေါင်းနေရပေါင်းနေရတဲ့အတွက်သူတို့ကဘာလဲဆိုရင်မိတ်ဆွေဥပါဒနာခန္ဓာကြတော့ယန္တုယန္တုအခုကမိမိတို့ကခန္ဓာကိုမမြင်ပဲနဲ့ဥပါဒနာခန္ဓာကိုမြင်အရေးကြတော့မြင်တယ်အကောင်ကြတော့အရေးကိုဖြစ်နေတဲ့အရာကြတော့မမြင်ဘူးတကယ်ရှိတဲ့အရာတော့မမြင်ဘူးမရှိတဲ့အရာတော့သွားမြင်ရဥပါဒနာခန္ဓာကတော့ယင်ထဲမှာအပြည့်ပဲခန္ဓာကတော့တခါမှမပေါ်ဘူးခန္ဓာကပါပေါက်ပြန်ပြောင်းလဲမှုသဘောတရားပေါ်အောင်တခါမှသတိထားပြီးသိအောင်မကြည့်ဘူးမကြည့်တဲ့အခါကျတော့ခန္ဓာကပျောက်ပြီးဘာတွေပဲပေါ်လဲဥပါဒနာခန္ဓာကပေါ်မိတ်ဆွေပျောက်ပြီးယန္တုပဲပေါ်ယန္တုပေါ်တော့ယန္တုကနေပြက်ဥပါဒနာခန္ဓာနဲ့ခန္ဓာနဲ့ဘယ်သူကထင်ရှားလဲဆိုတော့ခန္ဓာကထင်ရှားတာဥပါဒနာခန္ဓာကလည်းစိတ်တွေမှာတွဲထင်နေတဲ့ပုံရိပ်ဆိုတော့သူလည်းထင်ရှားတာနှစ်ခုလုံးထင်ရှားတာနှစ်ခုလုံးထင်ရှားတော့တစ်ခုမြင်တော့တစ်ခုပြောက်ပြရခန္ဓာကိုမြင်ရင်ဥပါဒနာခန္ဓာပြောက်အတုနဲ့အစ်စ်ကိုအစ်စ်ကိုမြင်ရင်အတုပြောက်တယ်အတုကိုမြင်ရင်အစ်စ်ပြောက်သူ့တဘာဝဒါကြောင့်မလို့ခန္ဓာကိုသိအောင်ကြိုးစားပါခန္ဓာကိုသိရင်ဥပါဒနာခန္ဓာမသိတော့ဥပါဒနာခန္ဓာကိုမသိတော့ဥပမာဖြင့်ရည်ထဲမှာပေါ်တယ်အရေးရည်ထဲမှာပေါ်တဲ့အရေးသွားကြည့်ကိုမျက်နှာလေးရေခွက်လေးတွေသွားချကြည့်ဒါမှမဟုတ်မှန်ချစ်သွားကြည့်ပါခုနမှန်အပို့ပြီးတော့သိလာပါတယ်ရေကြတော့ဒုံဒုံတွေ့ချင်မှတွေ့မှန်ချစ်မှရက်လိုက်လို့ကိုမျက်နှာကြီးမှန်နေပေါ်တယ်မျက်နှာကိုကြည့်ရင်မျက်နှာပဲမြင်တယ်မှန်ကိုကြည့်ရင်မှန်မြင်မျက်နှာကိုကြည့်ရင်ဘာမြင်လဲမျက်နှာမျက်နှာကိုမြင်တဲ့အခါကျတော့မှန်တွေ့သေးတယ်မတွေ့တော့ဘူးနောက်မှမှန်ကြီးကပွေးနေအောင်ကြည့်ပြင်မယ်မှန်ကိုမမြင်ကိုမျက်နှာပဲမြင်မျက်နှာမှာဘာတွေပဲနောက်မှဘာကြီးရဲ့မျက်ကုံကဘလို့မျက်တောင်ကဘလို့ဒါပဲတွေ့မှန်ကြီးတွေ့ရလားမှန်ဟိုတေချာကြည့်ကြည့်မှန်ဆိုတဲ့ဖြူဖြူကြီးတွေ့ရင်မျက်နှာပြောက်သွားတေချာကြည့်ကြည့်နှစ်ခုလုံးမြိုင်လို့မြင်လို့မရဘူးနှစ်ခုလုံးမြိုင်လို့မြင်ပါမလားနှစ်ခုလုံးမြိုင်လို့မြင်ဝေဒေဝါဒတာပဲပြောတာပဲဖြစ်လိမ့်မယ်တေချာချာချာကြည့်မှန်ဟိုတေချာကြည့်ရင်အဲ့ဒီမှာကိုယ်စိတ်ကမှန်ဟိုပဲသိတယ်ကိုယ်မျက်နှာမမြင်တော့မျက်နှာဟိုတေချာသတိထားကြည့်ရင်အဲ့ဒီမှန်ကြီးရှိနေတာတော့မှအဲ့ဒီမှန်ကိုမြင်ရလားမမြင်ဘူးဒီတော့အဲ့ဒီဥပမာလိုပဲရေနဲ့အရေးဥပမာလိုပဲခန္ဓာနဲ့ဥပါဒနဲ့ခန္ဓာခန္ဓာကအစိဥပါဒနာခန္ဓာအတုခန္ဓာကိုမြင်ရင်ဥပါဒနာခန္ဓာပြောက်ဥပါဒနာခန္ဓာမြင်နေရင်ခန္ဓာဘယ်သောအခါမှမပေါ်ဒီတော့မိမိတို့ကဥပါဒနာခန္ဓာနဲ့နေနေကြတာနေနေကြတဲ့ပုံစံတွေဖြစ်လို့ခန္ဓာ၅ပါးကတော့တခါမှမတွေ့ဘူးပါဘူးခင်ဗျာဘလောက်ပြောပြောတပြည့်တည်းတော့မမြင်ပါဘူးခင်ဗျာဆိုတာဖြစ်မှန်ထဲမှာပေါ်တော့မှန်ထဲမှာကိုယ်ပုံပဲကိုကြည့်တယ်မှန်ဟုတ်မကြည့်သလိုဖြစ်မှန်ကြီးကတကယ်ရှိသလားမရှိဘူးလားရှိတယ်ဒီပုံကိုပေါ်အောင်ပေါ်ပြတတ်တယ်မှန်တကယ်ရှိဥပါဒနာခန္ဓာကိုပေါ်အောင်ပေါ်ဥပါဒနာခန္ဓာဖြစ်ပေါ်လာတဲ့ဥပါဒနာခန္ဓာခန္ဓာကိုစွဲမိပြီးတော့ဖြစ်ပေါ်လာတဲ့ဥပါဒနာခန္ဓာဥပါဒနာခန္ဓာစွဲမိရတဲ့ခန္ဓာကတကယ်ရှိတကယ်ရှိတဲ့ခန္ဓာတော့မိမိတို့မမြင်ရအောင်မတွေ့ရဥပါဒနာခန္ဓာတော့စိတ်ထဲကအများတမ်းမြင်နေတွေ့နေအဲဒီတော့ခန္ဓာတွေ့ရင်ဥပါဒနာခန္ဓာပြောက်မယ်ဥပါဒနာခန္ဓာတွေ့ရင်ခန္ဓာပြောက်ဒါကြောင့်မလို့ခန္ဓာကိုမြင်အောင်ကြည့်ပါတဲ့မြင်အောင်ကြည့်ဆိုတာသူ့ဘာမှလုံးစရာမလိုခန္ဓာရဲ့သဘာဝအောင်ပြန်ပြောင်းလဲမှုယုံနာသဘာဝမြင်အောင်ကြည့်လိုက် လုံးနာလို့ရဖြစ်ပြတဘာဝမြင်အောင်ကြည့်အဲ့ဒါကိုဖြစ်ပြရှုတယ်ဖြစ်ပြရှုတယ်လို့ပြောတာအဲ့ဒါပဲအဲ့လိုကြည့်လိုက်တဲ့အခါကျတော့သူ့တဘာဝခန္ဓာကိုပေါ်နေပြီတည်နေပြီဆိုရင်ဥပါဒณะခန္ဓာကြီးလာသေးလားမလာဘူးအဲဥပါဒณะခန္ဓာခန္ဓာကိုမကြည့်မိဘူးဖြစ်ပြကိုမကြည့်မိဘူးဆိုရင်တော့ဘာလာနေမလဲဥပါဒณะခန္ဓာလာနေမယ်အဲ့တော့ဒါစိတ်နဲ့ပဲရှုမှတဲ့အလုံးမလို့ခန္ဓာကိုယ်ကတော့ဘာမှအကူအညီထောက်ပံ့မပေးပါဘူးတဲ့ခန္ဓာကိုယ်ကအကူအညီထောက်ပံ့ပေးရလားမပေးဘူးခန္ဓာကိုယ်နဲ့ဘာမှပြုလုပ်လို့မရဘူးထမ်းပိုးလို့လည်းမရဘူးရွက်ဆောင်တဲ့ပိုးလို့မရဘူးပါးစပ်နဲ့ပြောလို့လည်းမရဘူးပါးစပ်နဲ့ပြောလို့လည်းဒါကိုရနိုင်ပါမလားဆိုတော့မရဘူးလက်တွေကြောက်တွေနဲ့သွားလို့လည်းရပါမလားဆိုတော့မရဘူးအဲ့ဒါလို့ကာယကံဝစီကံနဲ့ပြောလို့ပြုလုပ်လို့မရလို့သာညစွာဘုရားကတရားပဲဟောခဲ့ရညွန်ကြားပဲညွန်ကြားပေးခဲ့ရသူပြောလို့လည်းရတယ်ထမ်းပိုးလို့လက်တွေကြောက်တွေနဲ့ထမ်းပိုးလို့ရရင်သူနိုင်တယ်များတော့သူကပယ်ပြီးတော့ပို့မှာပဲနော်သူကပို့ခြင်းနေတာကိုဒုက္ခရောက်တဲ့ပုံကိုယ်တွေကိုဆင်းရဲဒုက္ခကလွတ်စေခြင်းသာမြတ်စွာဘုရားရဲ့မာကရုဏာပေါ့အဲ့တော့သူကဒါမျိုးကခန္ဓာကိုယ်နဲ့လည်းပြုလုပ်လို့ရတာမဟုတ်ဘူးတဲ့ပါးစပ်နဲ့ပြောလို့ရတာလည်းမဟုတ်ဘူးညွန်ကြားရုံပဲညွန်ကြားညွန်ကြားခြင်းအတိုင်းစိတ်နဲ့လိုက်ပြီးတော့ပြုလုပ်မှရတဲ့အရာတဲ့စိတ်နဲ့လိုက်ပြီးတော့သိတော့မှခန္ဓာကိုယ်လည်းသိမယ်ဥပါဒณะခန္ဓာကိုလည်းသိဥပါဒณะခန္ဓာကိုသိတဲ့အချိန်ခန္ဓာပြောင်းနေမယ်ခန္ဓာသိတဲ့အချိန်မှာဘာပြောင်းမလဲဥပါဒณะခန္ဓာပြောင်းမယ်အဲ့လိုခန္ဓာတည်တဲ့အချိန်ကြီးဥပါဒณะခန္ဓာပျောက်သွားတဲ့အတွက်ယတနာမရှိတော့ယတနာမရှိတော့ရင်အဲ့ဒီအချိန်ဟာအစွန်းနှစ်ဖက်လွတ်သွားတာအစွန်းနှစ်ဖက်လွတ်သွားမယ်ကာမတုခအစွန်းဆိုတဲ့လောဘအစွန်းလည်းမလာတော့အာရမိလမထအစွန်းဆိုတဲ့ဒိဋ္ဌိအစွန်းလည်းပဲမဝင်တော့ဒါဒီကနေပြီးတော့မြေကြီးမှလမ်းပေါ်ပဲပြန်ကြမြေကြီးမှလမ်းပေါ်ပြန်ကြရင်အဲ့ဒီသဘောတရားဟာမှန်ပါတယ်တဲ့မြေကြီးမှလမ်းပေါ်မှပြန်မကြရင်တော့ဒီသဘောတရားဟာဒါမမှန်သေးဘူးဆိုပြီးတော့ဒီလိုလည်းပဲမိမိတို့မှအဲဒီတော့ဥပါဒณะခန္ဓာအရေးကြီးသလားမကြီးဘူးလားကြီးတယ်သဘောပေါက်ဖို့အရေးကြီးသဘောပေါက်အောင်လည်းကြိုးစားပါဒါတတ်နိုင်နေမှတော့ရှင်းပြပြီးပြီဒါနဲ့ပတ်သက်ပြီးတော့ငတ်သွားတဲ့ဇလန်တွေဟောတော့ကလည်းပြောဥပါဒณะခန္ဓာဒီဒီမှဇလန်နဲ့တခါပြောဘူးတယ်ဒီဒီမှဇလန်လေရှားဘူးတဲ့ပုံကိုလည်းရှိရင်ရှိမှာဒီဒီမှဇလန်မှာဒီဒီမှဆိုတာအလွန်တရာချောတာဤတန်သာမပေါ့ဒါချောလုံးအကြီးလို့ပြဿနာဖြစ်မှာဆိုလို့ဘုံပိုင်ဆိုပြီးတော့ထားလိုက်တာဒါရှိခက်ကအဲ့လိုထားလိုက်တဲ့အချိန်သူ့တရင်ကြတော့ဘုံကြီးတစ်ပါးသိကြည့်ခြင်းတတော်ချောတဲ့တတော်ကြည့်ခြင်းတော့ကြည့်ခြင်းတော့အဲ့ဒီမှာဆုံးကန်ကြွားတော့အဲ့ဒီဒီဒီမှာတော့ရက်ွက်ပဲဆုံးကန်ကြွားတော့အဲ့ဘုံကြီးလိုက်သွားခုနှစ်ပါးကြွားရဲအဲ့ဒီမှာခုနှစ်ပါးကြွားတော့သူကတရင်မေးမြန်းထားပြီးအဲ့ဒီဘက်ကိုသွားမဲ့ဘက်ကိုသူလိုက်တာပေါ့လေလိုက်တော့ခုနှစ်ပါးထဲမှာသူကနောက်ဆုံးကနေလိုက်နောက်ဆုံးကနေလိုက်တာကြာကြာကြည့်အောင်လို့ကျေဆုံးသွားတိုင်းတခါပဲကြည့်ပြီးတော့နောက်တော့မကြည့်ရမှဆိုတော့သူကနောက်ဆုံးကနေလိုက်တယ်နောက်ဆုံးကနေလိုက်တော့အဲ့ဒီအချိန်ကမှလည်းတတိမာဖျားနာယောဂဝေနာပြင်းထန်ဖြစ်တယ်ဒေဂာနီးနေပြီနေလောက်အောင်ဖြစ်နေယောဂဝေနာဒါပေမဲ့သူကဒေဂာနီးအဲ့ဒီဘုံကြီးနဲ့ဆွန်းဆင်းလောင်းနေတယ်ဆွန်းဆင်းလောင်းတော့တွေ့တာပေါ့ကုဏယဟန်ကြည့်ပြီးတော့သူကရှင်းတစ်ပါးကျော်ဝါကြီးနှစ်ပါးကျော်ဝါကြီးသူ့တက်တယ်လေသူကြည့်ကြည့်ပြီးတော့ပြန်လာတော့ပြန်လာတော့ကျန်တဲ့ယဟန်တွေကတော့ဘာမှပြဿနာမရှိဘူးပေါ့ဒါပေမဲ့ဟိုနောက်ဆုံးကယဟန်မှာသူကတွေးလာဒီဒီမှာဒါချောတာပဲနေမကောင်းတာတော့မှတလောက်လိုက်နေကောင်းရင်တော့ဒီတဲ့ပို့လာမှာသူတွေးနေတော့သူပုံပေါ်လာတာကျောင်းနာပြန်ရောက်လာတယ်သူကသူဘယ်လိုရောက်လို့ရောက်မှန်းတော့မသိဘူးပဲဆိုကြပါလားအဲ့တော့ကျောင်းရောက်တော့ဓာကြီးကြည့်ပြီးတော့ဒီတွေးလေးနဲ့သူကမစားနိုင်မတော့နဲ့တပိတ်ကြီးပေးထိုးထားပြီးတော့အဲမစားနိုင်တော့မစားနိုင်မတော့နိုင်နဲ့အဲ့ဒါအဲ့ဒီအချိန်မှာပဲဒီဒီမှာသိပြီဟိုမှာဒီကတော့ဒီမှာမစားနိုင်တရနေ့သုံးရက်အဲ့ဒီကြောင့်ဘုရားတိတယ်။ဒါနဲ့ကဝိုင်းလျှောက်တော့ဘုရားတိတော့တိတယ်တိတော့ဟိုမှာဒီဒီမှာအတူကရုပ်လောင်းပြင်ထားတဲ့ဒီပေါ့ဘုရားကြွမယ်တန်ခါးကြီးကုန်လိုက်ကြဆိုတော့ခုနယဟန်လည်းလိုက်တော့တာပေါ့လိုက်တော့ခဲလိုက်တော့အဲ့ဒီနေရာမှာစဉ်းစားကြည့်ဒီယဟန်ငတ်သွားတာသမင်းမစားနိုင်ငင်းမစားနိုင်တာဘာကြောင့်လဲဥပါဒံကြောင့်သူငတ်တာငါပြီးလို့ချင်းသူဒီတိုင်းဆက်ထားလိုက်ရင်သူသေးမှာပဲသေရင်ငါလည်းငါဒီအပယ်လဲကြအောင်မယ်ဘလူကချလဲဆိုတော့ဥပါဒณะခန္ဓာဒီဒီမှာဟိုမှာသေသွားပြီသူသေလို့သေမှန်းတော့မသိဘူးဒီဒီမှာဒုက္ခရောက်ဟောဒီဒီမှာဝတ်စားတွေဝတ်ပေးထားစားစရာလိုတယ်ဝတ်လိုတယ်သူစိတ်ထဲကဒီဒီမှာဝတ်စားလိုလားမလိုဘူးမလိုဘူးဟိုဘက်ကဒီဒီမှာသေတာလို့သေသွားတယ်သူရင်ထဲကဟိုမှာသေတာတောင်သေရဲ့လားမသေဘူးဒါအောင်အဲ့ဒီသဘောတရားတွေဟာဒါဥပါဒณะခန္ဓာရဲ့သဘောတွေတဲ့ဥပါဒณะခန္ဓာအတုပဲအရေးကြီးတယ်။အဲဒီမှာငတ်နိုင်တယ်၊သေနိုင်တယ်၊အပယ်ကျနိုင်တယ်ဆိုတာအဲ့ဒီဇလန်နေရာနေပြ။နောက်ပိုင်းတော့ဉာဏ်ကုန်ရောက်ပြီးတော့ခုနဘုရားကနေတရားဟောပါတယ်။တရားဟောတော့ဒီဒီမှာလောင်းကို တထောင်နဲ့ယူပေါ့ငဘုရမခေတ်ကတထောင်ဘူးမှမယူအာ900တရားအဲ့လိုယူတော့မယူတော့သေမဘူးကယူတော့မလဲအဲ့ယဟန်ကိုတရားပြခြင်းတော့ဘုရားကအဲ့လိုလေလံစနစ်နဲ့ပေါ့အဲ့လိုဈေးပေးတာဘူးမှတော့မဆွဲကြဘူးအဲ့လိုဖြစ်သွားပြီးတော့ဒါဟိုယဟန်လည်းတရားရသွားတယ်ပဲဆိုရပါတော့သူတရားရသွားတာဘာပြောက်လို့လဲဆိုတော့ဥပါဒနဲ့ခန္ဓာပြောက်ဆွဲလို့ကတော့အဲ့ဒီမှာနှလုံးမြိုင်နဲ့သွားပြီးတခါတည်းလိုက်ပြီးမှာတချို့အဲ့လိုဆွဲပြီးတော့လိုက်သေးတာရှိသလားမရှိဘူးရှိတယ်အဲ့လိုသေထတာတွေရှိအဲ့ဒီတော့ဒါဥပါဒနဲ့ခန္ဓာဒီအလွန်တရာမှနှိမ့်ဆက်တယ်ဆိုတာသဘောပေါက်ပါတဲ့ကိုယ်ကိုနှိမ့်ဆက်နေတာကိုယ်ရိတ်ကကိုယ်စိတ်ကိုပြန်ချောက်အရိတ်ကိုရိတ်မှမသိတော့အဲ့ဒီရိတ်ဟာဘာဖြစ်လဲအကောင်ဖြစ်အဲ့ဒီအကောင်ကနေဒုက္ခရောက်သူ့ရိတ်ကလည်းကိုယ်စိတ်ကိုလာချောက်သူ့အကောင်ကြီးကကိုယ်တခါမှရတယ်လို့မရှိပါဘူးဘယ်သူအကောင်ပဲဖြစ်ဖြစ်ဇနီးမောင်နှံတို့ပဲဖြစ်ဖြစ်အကောင်ကရတာဘယ်တော့မှမရှိအရိတ်ရောင်ရပဲပြောလည်းပဲတန်လေးပဲကြာနော်အနှံ့လေးတော့ရရင်ရမယ်ဒီလောက်ပဲရကြတယ်အကောင်ထဲအနေနဲ့ရတာမဟုတ်ဘူးဒါပေမဲ့ကိုယ်စိတ်ထဲမှာတော့အလုံးထဲအနေနဲ့ပဲထင်းနေအလုံးထဲမလျော့တော့ဘူးအဲ့ဒီတိုင်းပဲထင်းနေကြအဲ့ဒါဘာသဘောလဲဆိုရင်ဥပါဒနဲ့ခန္ဓာရဲ့သဘောအဲ့ဒါအနေနှိမ့်ဆက်တယ်။အဲ့ဒါသဘောပေါက်ဖို့ရေးကြည့်ပါလေ။ဒီတရားရဖို့ရန်အတွက်ဥပါဒနဲ့ခန္ဓာဥပါဒမရှိတော့ရင်ဘာဖြစ်မလဲ။ယဟန္တာဖြစ်မှာ။ဥပါဒမရှိဖို့အတွက်ပေါ်လာတဲ့ပုံရိပ်ကိုပေါ်လာတဲ့အချိန်ပြတ်တာချင်းရှေ့ဆက်ရှေ့မနေနဲ့တဲ့ဆွဲမသွားနဲ့။ရောတရားရှိပြောတာပြောလို့ရတယ်။စားတရားကြီးစားလို့ရတယ်။ဒါပေမဲ့ဒါလေးကိုစိတ်ထဲကနေတွဲပြီးတော့ရှေ့ဆက်တည်ပြီးတော့မသွားပါနဲ့။တည်သွားလို့ချင်းတော့ခုနကပြောခဲ့တဲ့စကားလေးလိုပဲသူတော်ကဒေါသထွက်ကြရစကားမျိုးပြောခဲ့ရင်တော်တော်နဲ့မပြီးမပြောင်းနိုင်တော့မပြီးမပြောင်းနိုင်မချင်းကိုမပြောင်းတော့ဘူးတော်တော်နဲ့တော့မဟုတ်ဘူးပြောင်းနိုင်တော့မှသာဘာဖြစ်မလဲပြောင်းပြောင်းဖို့ရန်အတွက်လည်းပဲအခုနီလန်းပေးခဲ့ပြီရုပ်နာတို့ရဲ့သဘောကခန္ဓာကိုမြင်အောင်ကြည့်ရင်ဥပါဒနာခန္ဓာပြောင်းဥပါဒနာခန္ဓာမြင်နေသမျှတော့ခန္ဓာလည်းမတွေ့ဘူးအဲဒီသဘောတရားရသွားပါတဲ့အဲ7နာရီလည်းထိုးသုံးသပ်ကြရအောင်